ဒီနေ့25ရက်ဖေလာ2008ခုကဘာကြီးဓမ္မစကြာသင်္ကန်းတရားတော်ဗျာပြီးခဲ့တဲ့တနင်္ဂနွေတုန်းကမဂ္ဂသစ္စာနဲ့ပတ်သက်ပြီးတော့ထိုက်ရောက်ပြောခဲ့ပါဒါပေမဲ့ကုံလားဆိုတော့မကုံခဲ့မဂ္ဂသစ္စာနဲ့ပတ်သက်ပြီးတော့အဲ့ဒါမှပြောဖို့ကြံခဲ့တာဘဝတန်ဖိုးဆိုပြီးတော့အဲ့ဒါလေးပြောဖို့ကြံခဲ့ပါရေးထားပြီးတော့ပြောကြည့်ခဲ့ဒီတော့မဂ္ဂသစ္စာဆိုတာမြတ်စွာဘုရားဟောတော်မူတဲ့ဉာဏ်ကြီးမှပฏิပဒါဆိုတဲ့အမည်နဲ့အတူတူပဲအဲ့ဒီဉာဏ်ကြီးမှပฏิပဒါကိုလေ့လာကြည့်တဲ့အခါမှာကာမတုခဆိုတဲ့အဆုံးဘက်ကအလွန်တရာမှရှည်လျားတယ်အာတာတိကမထာဖြစ်စဉ်မှလည်းပဲရှည်လျားတယ်ဆိုတဲ့သဘောရှိဉာဏ်ကြီးမှပฏิပဒါကြတော့မဂ္ဂသစ္စာကြတော့အလွန်မှတူတောင်းသူ့ရဲ့တဘာဝကြီးတူတူတောင်းတောင်းရှိရှည်လျားမှုမရှိဆန်းဆန်းပြပြကွေ့ကွေ့ကောက်ကောက်ဘာမှမရှိဥပမာအဖြစ်တဏှာနဲ့တဏှာသွားတော့မယ်ဆိုရင်အရှိကွေ့ပြီးသွားတာနဲ့ဖြတ်လန်းနေသွားတာအဲ့ဒီအချိန်မှာမိမိတို့နိဗ္ဗာန်ဆိုတဲ့ဏိရောဓသစ္စာကြီးကိုရောက်ဖို့ရန်အတွက်တချို့ကလမ်းစဉ်အခြေကြီးရနေသွားကြတယ်တချို့ကြတော့လည်းပဲလမ်းမနေသွားကြတယ်အခြေကြီးရသွားရင်လည်းတော့နဲ့မရောက်နိုင်။လမ်းကားကသွားရင်လည်းရောက်ဖို့လုံးဝဖြစ်နိုင်ခြင်းမရှိ။ဖြတ်လန်းအတူညီလန်းနဲ့သွားရင်ဒါမြန်မြန်ဆန်ဆန်တက်တက်တက်လည်းရောက်မှာပေါ့။ရောက်နိုင်ကြည်လည်းရှိရဲ့။တက်လည်းတက်တာလည်းတက်တက်တက်လည်းရှိ။မြန်မြန်ဆန်ဆန်လည်းရှိ။ဘယ်လမ်းကြောင်းလဲဆိုရင်ဒါမြစ်ကြီးမှပြေးလာတဲ့လမ်းကြောင်းမေဃတိတ်တာတဲ့။အဲ့ဒီမေဃသစ္စာမှာပြထားတဲ့လေ့ကျင့်ရမယ့်ဘာညာ၅မျိုးရှိမိမိတို့စိတ်မှာပူပေါင်းပါဝင်လာမယ့်အချက်၅မျိုးအမှန်ကိုသိရင်ဆိုတဲ့အချက်တစ်ချက်ပဲအမှန်ကိုတွေးနိုင်ရင်အဲ့ဒီအသိလေးကိုမူတည်ပြီးတော့အတွေးချဲ့ခြင်းဆိုတဲ့အချက်တစ်ချက်ပဲအဲ့ဒီအတွေးတွေဟာမိမိတို့ရဲ့စိတ်မှာမင်္ဂန်တဲ့အတွေးတွေမင်္ဂန်တဲ့သဘာဝကိုသိမြင်တဲ့အတွေးတွေမိမိစိတ်မှာကပ်ရောက်နေခြင်းအဲလိုကပ်ရောက်နေမှုဟာပြန်ပြီးတော့ပွာမထွက်တော့အောင်မိမိစိတ်ကိုဒီနေရာမှာတွန်းထားတယ်တောင့်ထားတယ်အဲလိုတွန်းအားပေးထားခြင်းပြောညာတဲ့ဘက်ကိုလည်းမလိုက်အောင်တင်းမပြတာတဲ့ဘက်လည်းမရောက်သွားအောင်ဘယ်မှပြင်းရတဲ့ဘက်လည်းမရောက်အောင်ပြောပြောင်းပြီးတော့အပြောဆိုနဲ့ဆွဲတဲ့ဘက်ကိုလည်းမရောက်အောင်စိတ်ကိုတောင့်ထားခြင်းတွန်းထားခြင်းအဲ့ဒီသဘောတရားလေးတစ်ချက်ပါအဲ့လိုစိတ်ကိုတွန်းထားနိုင်တဲ့အတွက်ကြောင့်စိတ်ကိုတောင့်ထားနိုင်တဲ့အတွက်ကြောင့်စိတ်ဟာခုနကပြောတဲ့အမှန်အတိအမှန်အတွေးတွေမှာပဲတည်ရှိနေခြင်းအဲ့ဒီချက်၅ချက်အဲ့ဒီသဘောတရား၅ခုပါဠိလိုပြောရင်ဘုဒ္ဓမရေးထားတဲ့အတိုင်းတမ္မာဒိဋ္ဌိယနဲ့စပြီးတော့တမ္မာဓိဟီရောက်တမ္မာဓိဟီရောက်ဒီတော့ဒီနေရာမှာဘယ်ဟာအရေးကြီးဆုံးလဲဒီ၅ချက်ထဲမှာဘယ်ဟာအရေးကြီးဆုံးလဲဆိုတော့သမာဓိကြီးရတော့အရေးကြီးဆုံးပဲပထမဦးဆုံးမမကံကံသိဖို့ဘယ်လိုသိအောင်လဲပဲဘာလို့ရလဲဆိုတော့တရားတွေညာတရားတွေကိုမြင်းမြန်းသုံးသပ်ဘုဒ္ဓတရားကြောင့်ကျိုးစားအဲ့လိုကြီးလာပြီးတဲ့အောင်အသိလေးတွေရလာပြီဆိုရင်အဲ့ဒီအသိဟာဒီတိုင်းတိုင်းထားလို့ရတော့ဒီသိဟာရောဖို့ပဲဖြစ်တယ်တိုးဖို့မရှိဘူးအဲ့ဒီအသည့်တွောအောင်ဘယ်သူကနေပံ့ပိုးပေးလဲဆိုတော့အတွေးရနေပံ့ပိုးပေးအတွေးရလည်းပဲစိတ်မငြိမ်ရင်တွေးလို့မရစိတ်ဟာရောက်ရခန့်နေဝင်ရောက်ပြီးရောက်နေရင်အမှန်တရားကိုတွေးလို့မရအဲ့တော့စိတ်ကိုရောက်ရမခတ်အောင်ဘယ်သူတွေကနေဝိုင်းပံ့ပိုးပေးရလဲဆိုတော့တတိဆိုတဲ့ဒီအာယုံပေါ်မှာအမှန်တရားကိုသိမှုအတွေးအာယုံပေါ်ကတွေးအာယုံမှာပဲကတ်ထားခြင်းကတ်ထားတဲ့တွေးအာယုံလေးကိုကွာမထွက်သွားအောင်စိတ်ဒီမှာပဲတည်နေအောင်တွန်းထားခြင်းမိမိစိတ်ကိုမိမိနီးမျိုးမျိုးနဲ့တွန်းအားပေးပြီးတော့ပွာမထွက်တော့ပွာထွက်သွားရင်လည်းပြန်ဆွဲပြီးတော့တင်းတင်းမှများလို့ချင်းဒီမှာပြန်ကတ်အဲ့လိုကတ်ပြီးဒီငြိမ်နေခြင်းဆိုတဲ့အရာတွေကနေပြီးတော့ခုနကပြောခဲ့တဲ့အမှန်တိအမှန်တွေးတွေကိုပန့်ဖို့ပြီးတဲ့အခါမှာအတိတွေဟာပြီးခြင်းပြတ်သားလာပြီးပြီးပြင်းပြင်းပြတ်သားလာတာဒီနေ့ရာရာရှိရဘုရားတော်ကပြောခဲ့တဲ့အတိုင်းပဲရှင်သူတို့ကသောတာပန်ဖြစ်ပြီးယဟန္တာမဖြစ်ခြင်းဟာ ။ဘာကြောင့်လဲဆိုတော့သူ့အတွင်းမှာမာနတွေပါနေတယ်။နောက်တစ်ချက်ဥဒိစ္စဆိုတဲ့စိတ်ပြန့်ဝင်မှုတွေပါတယ်။ပုဂ္ဂုဇ္ဇဆိုတဲ့မပြည့်ကောင်းလားဆိုပြီးတော့ပူပန်မှုတွေပါနေတယ်။ဒါကြောင့်မလို့ယဟန္တာဖြစ်ခွင့်မရဘူး။ဖြစ်နိုင်ရည်မရှိဘူးမဖြစ်ဘူး။သူမဖြစ်တာသူကသူဘာကြောင့်မဖြစ်မှန်းလဲသူကမသိဘူး။မသိဘူးဆိုတဲ့အဝိဇ္ဇာအတိညာမထိုးပေါက်နိုင်။မထိုးပေါက်နိုင်တော့သူကတော်တော်တတ်တော်လေ့ကျင့်ခဲ့ပြီးတော့ရှင်သာရိပုတ္တရာမထေရ်မြတ်ထံသွားပြီးရေးမြန်းလျှောက်ထားတော့ဘုရားထောက်ပြလိုက်။ထောက်ပြလိုက်တော့အဲ့ဒီသူထောက်ပြလိုက်တဲ့အတိအကျသူ့တဏ္ဍာမှာသူ့ရဲ့စိတ်ထဲမှာဖယ်ရှားလိုက်တဲ့အခါချက်ချင်းပဲဒါရဟန္တာဖြစ်သွားတယ်။ဒီလိုပဲအဲ့ဒါလို့အဲ့ဒီသဘာဝအတိုင်းပဲမိမိတို့ရဲ့အတိဟာမတိသေးခင်မှာပြီးအောင်ပြောနိုင်တဲ့ပုဂ္ဂိုလ်စီကနေမေးလိုက်။မေးပြီးဒီနောက်မှာအလုံးလုံးတဲ့အခါခုနပြောတဲ့မာနတို့စိတ်ကြံနေမှုတာတို့ဖြစ်ချင်နေတာတို့ဒါတွေကိုလည်းဖေးဖယ်ထားသူတို့ကဘာနဲ့ဖယ်တယ်လဲဆိုတော့ဒီအမှန်တရားရယ်အဲ့ဒီပြီးရဲ့အမှန်တရားအတိုင်းပဲအတွေးတွေပေါ်ခြင်းရယ်အတွေးတွေပေါ်အောင်စိတ်ကိုခုနအဘူးတွေမဝင်လာနိုင်အောင်ယုံမသနရားတွေအဲ့ဒါတွေမဝင်လာနိုင်အောင်ဒီအယုံလေးပေါ်မှာပဲသတိအနေကတ်ထားတယ်ဝိရိယတွန်းထားတယ်တမာရိယငြိမ်အောင်ဖန်ထုတ်ထားတဲ့အခါမှာတွေးနေတဲ့အတွေးကပြင်းပြင်းပြတ်တာလားဒီပြင်ပြတာလာတော့ဒီအတွေးရပဲလက်ပြီးပြလိုက်တဲ့အတွက်ကြောင့်အတိလည်းပဲပြင်းလာတာအတွေးခိုင်းမှလာရင်အတိခိုင်းလားမခိုင်းဘူးခိုင်းလာတယ်တွေးတဲ့အတိုင်းနဲ့အတွေးတွေကတွေးပါများလို့ဒီအတွေးပဲထပ်လဲလဲပြန်ကျနေတယ်စိတ်ကိုငြိမ့်တဲ့ရေးချမ်းသွားနဲ့ထားပြီးတော့သတိရဲ့ဝိရိယရဲ့သမာဓိရဲ့သုံးခုနဲ့စိတ်ကိုဖမ်းချုပ်ပြီးတော့စိတ်ချုပ်နည်းတွေကတော့သမထနည်းပေါ်တဲ့ဆွဲလေးဝင်လေးကိုကျုပ်ပြီးတော့အာယုတစ်ခုထဲမှာတင်ရင်လို့သိငြိမ်နေရင်အဲ့ဒါစိတ်ကိုအတ္တိဝိရိယဓမ္မကြီးနဲ့ဖမ်းနေဆိုတဲ့သဘောပဲအဲ့လိုငြိမ်နေတဲ့အခါမှာအမှန်တည်းနဲ့အမှန်တွေးရဝင်အမှန်တည်းလေးကိုဥတည်ပြီးတော့အမှန်တွေးရဖြဲပြီးတော့တွေးတဲ့အခါကျတော့သိငြိမ်ငြိမ်ငြိမ်တော့သူကနေပြတဲ့အချက်တွေကိုပြီးပြင်းပြင်းပြီးပြင်းပြင်းပြတ်ပြတ်သားသားနဲ့ပေါ်လာတယ်အဲ့လိုပေါ်လာတဲ့အခါကျတော့အတိညာဉ်ကြီးလုံးဝဒီ၅ခုပူပေါင်းလို့ပြည့်စုံသွားရင်အတိညာဉ်ကြီးဟာတတိယဆုံးဖြတ်ချက်ချပြီးတော့အဲ့ဒါကိုမဲ့ညာဆိုပြီးတော့အဲ့ဒီအခြေအနေကိုရောက်ရှိလာတယ်။အဲ့ဒီအခြေအနေရောက်ရှိလာတဲ့အခါမှာမဲ့ညာရဲ့ရည်သွေးရတော့ဒါနောက်ပိုင်းတက်မှာပြောမယ်။အဲ့ဒီအခြေအနေကိုရောက်ရှိလာတဲ့ပုဂ္ဂိုလ်တွေဒီတန်ဖိုးရှိတယ်။လောကကြီးထဲမှာအရိယာပုဂ္ဂိုလ်စီးရင်လဲဝင်သွားတဲ့အတွက်ကြောင့်မြတ်စွာဘုရားဟောတော်မူခဲ့တဲ့အထာပုရိသပုဂ္ဂလာဆိုတာတန်ဃာတော်ရဲ့ဂုဏ်ထဲမှာအဲ့ဒီသရင်လည်းပဲမိမိတို့လည်းပဲလူသားဖြစ်ပေမဲ့အဲ့ဒီသရင်လည်းပါဝင်သွားတယ်။အရိယာပုဂ္ဂိုလ်သရင်လည်းပါရင်အဲ့ဒီလည်းပါတယ်။အဲ့တော့အဲ့ဒီသရင်လည်းပါရင်သူတို့ရဲ့တန်ဖိုးဟာညင့်တက်သွားတယ်။ဘယ်လိုညင့်မလဲဆိုတော့နာငါရီရဲ့ဂုံတိုင်းပဲသူတို့မှရရှိခံလာတာ။ဘာကြောင့်လဲတဲ့အကြောင်းကသူတို့ဒီမှာပြည့်စုံနေတဲ့အတွက်အကျိုးတရားဟာရလို့ရ။အဲ့ဒီအကျိုးတရားကိုသူတို့လက်ခံရရှိရတယ်ပေါ့။ဒီကျိုးတရားဟာပေးဖို့ပေးလာတာပါပဲ။ငါဒီတော့သံဃာတော်တွေရဲ့ဂုံဒီမိမိတို့နဲ့မဆိုင်ဘူးလို့ထင်နေခင်ကြမဟုတ်ပါဘူးတဲ့။ဆိုင်ပါလေ။နောက်တစ်ချက်ဘုရားရဲ့ဂုံတော်တွေဟာလည်းပဲမိမိတို့နဲ့မဆိုင်ဘူးလို့ထင်ကြလိမ့်မယ်။အဲ့ဒါကြီးတဲ့အကုန်ဆိုင်။ဘလို့သက်ဆိုင်တယ်လဲဆိုတာဒါနောက်ပိုင်းကျရင်တော့ပြောဖို့ကြံပါလိမ့်မယ်။အခုလောလောဆယ်အဲ့ဒါလို့အခုမဲ့ညာရသွားတဲ့အတွက်ကြောင့်အရိယာရှင်ဝင်သွားရင်အဲ့ဒီပုဂ္ဂိုလ်တန်ဖိုးရှိသွားတယ်။တန်ဖိုးရှိသွားတော့ဒီမေဃသစ္စာမဲ့ညာမြည်ပြီးမှပရိပဒါဒီဘဝတန်ဖိုးဆိုပြီးတော့အမည်လေးနဲ့တတ်မှတ်တယ်။ဘဝတန်ဖိုးဆိုတဲ့တရားကိုတပည့်အကြီးတော်ဟောတော်တာကြားမှာ။ဘိုးဘုရားကဒီတရားကိုရာတဏ္ဍာရီလုံးအနံ့ပြဖွင့်နေကြတာ။အခုတခါပြန်ပြီးသတိတရားနဲ့နားထောင်ကြည့်လိုက်ပါအမည်လေးကြောင်းသွားတယ်ဘဝတံဘိုးရဲ့ဘဝတံဘိုးဟောသွားတဲ့အချိန်ကတော့သာမန်ပဲမိမိတို့သိလိမ့်မယ်အခုဒီကမြည်ကြီးမှာပြိပြာနဲ့ချိန်ကိုက်ကြည့်လိုက်ရင်အဲ့ဒီဘဝတံဘိုးဆိုတာတော်တော်နှစ်သာရရှိသွားတာကိုတွေ့ရတယ်အဲ့ဒီမှာဘာတွေဟောသွားလဲဆိုတော့ဘဝတံဘိုးဆိုတာဒီချက်၅ချက်ကိုပဲဟောသွားတာအမှန်သိခြင်းအမှန်ကိုတွေးနိုင်ခြင်းဝိရိယရှိခြင်းသတိရှိခြင်းသမာဓိစိတ်ဉာဏ်ခြင်းအဲ့ဒီချက်တွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာလောကမှာစီးပွားရေးပဲလုပ်လို့တရားဓမ္မရေးမဲ့လို့တန်ဖိုးရှိပါလားလောကဆိုတဲ့ဒီဘဝမှာလက်သုံးလဲရတယ်ကျမ်းမာရေးပညာရေးဒီဘဝရေးဒီဘဝရေးအကုန်ပါရေးပဲဖြစ်ဖြစ်ထည့်သုံးလို့ရဒီ၅ချက်ပါအဲ့ဒီ၅ချက်နဲ့တာပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ကတန်ဖိုးရှိတဲ့ပုဂ္ဂိုလ်အဲ့ဒီလမ်းကြောင်းမှာအဲ့ဒီလမ်းပြင်မှာဘ တမုန်ကြီးရဲ့ပုဂ္ဂိုလ်ဖြစ်ဒါလေးနဲ့အသုံးပြုနိုင်ရင်ဘန်းတို့ပဲတို့တော်သောအချိန်ကာလတော်တွင်မှာတမုန်ကြီးရဲ့ပုဂ္ဂိုလ်ဖြစ်ကိုရောက်သွားလိမ့်ကြီးပွားချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်ကိုရောက်သွားလိမ့်ဒါဒီတော့ဒါနည်းနည်းကဲခတ်ကြည့်မယ်ဆိုရင်အလုံးတစ်ခုလုပ်တဲ့အခါမှာကြီးပွားရေးကြီးပွားရေးတစ်ခုပဲဆိုကြပါစို့ကြီးပွားရေးကြီးပွားရေးတစ်ခုလုပ်တဲ့အခါမှာအတွေးမမှန်ဘူးဆိုရင်အဲ့ဒီလုံကအောင်မြင်ပါမလားမအောင်မြင်ဘူးအတွေးမမှန်ရင်မအောင်မြင်ဘူးမမှန်ကန်ကန်တွေးနိုင်ရဒီနေရာမှာဒါရောက်ရင်တော့မျက်ရချည်ရဲ့ဒါလို့တွေးပြီးတော့အဲ့ဒီအတွေးဟာမှန်ကန်တဲ့အတွေးတွေးနိုင်ရမှန်ကန်တဲ့အတွေးမရှိရင်မအောင်မြင်နိုင်မကြီးပွားနိုင်တံခိုးမရှိအတွေးမားနေရင်တံခိုးမရှိဒါကြောင့်မလို့ပါဠိတော်မှာအာသာရေသာရမတိနောသာရေသသာရတတိနောသေသာရနာရိကိသံတိမိစ္ဆာသင်္ကပ္ပဘောဓရာမိစ္ဆာသင်္ကပ္ပဆိုတာအကျံမအတွေးမလူတွေဟာတဲ့ပုဂ္ဂိုလ်တ attva တွေဟာအနိတာရမရှိတဲ့အရာမှာအနိတာရရှိတယ်ဆိုပြီးတော့တွေးနေကြတယ်။ဒါကြောင့်မလို့တကယ်အနိတာရပိုင်းဆိုင်ရာကိုမရတော့ဘူး။မေဃာတစ္ဆာလို့ခေါ်တဲ့မြင့်စိမပရိပဒာလမ်းတို့တွေကတစ်ချက်ပြုတ်သွားတာလေ။လမ်းတို့ကိုရှောက်ဖို့ရန်အတွက်သူမငြိညွတ်တော့သဘောတရားပိုင်းဆိုင်ရာမငြိညွတ်တော့အတွေးမားတဲ့အတွေ့အတွေးမားတဲ့ပုဂ္ဂိုလ်ဒီတော့ဒီအတွေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အချိန်တုန်းကပြောခဲ့ပြီးအတွေးကြောင့်လူလိုဖြစ်နေရတယ်လူကောင်းဖြစ်နေရတယ်လူတော်ဖြစ်နေရတယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်နေရတယ်ဆိုတာပြောခဲ့ပြီးမှလားငါလွဲနဲ့မကောင်းမှုတွေကြီးပဲငါတို့ကောင်းကြည့်ရပဲကွာငါကောင်းသားရေးအတွက်မကောင်းမှုတွေနဲ့ကြိုးစားပြီးတည်ဆောက်နေတဲ့ပုဂ္ဂိုလ်များလူလိုတွေဘယ်အနေလာလဲတွေးရနေလားတွေးပြီးတော့သူတို့ငါဆွဲနဲ့ဒီလိုအလုပ်တွေလုပ်နေတော့တို့တော့တောင်းနေရင်အဆင်ပြေမှာပဲကောင်းကောင်းငုံငုံနေရမှာပဲတွေးပြီးတော့တာချင်းဖြာချင်းကိုချင်းလိန်ချင်းကောင်းချင်းချင်းလူတော်သားများစော်ကားချင်းအမှုတွေပြုလုပ်နေကြအဲဒါလူမျိုးတွေငါဆွဲနဲ့ပြုလုပ်တာပဲငါဆွဲနဲ့ပြုလုပ်တာပဲတချို့ကြတော့ငါတို့ကောင်းသားရေးအတွက်လူဒါနပြုလုပ်မှာဒီလားသောက်ဒီမှာတရားဘာဝနာတွေလည်းပွားများမှအဲ့ဒါလို့ငါဆွဲနဲ့သူတစ်ပါးကိုမတိခတ်ခြင်းနဲ့ကောင်းတဲ့အလုပ်တွေလုပ်တဲ့ပုဂ္ဂိုလ်များကြတော့လူကောင်းသူကကောင်းရင်ကောင်းတာကိုယ့်အတွက်ပဲကောင်းတာသူတို့များအတွက်မပါသေးဘူးတချို့ကြတော့ငါတို့လည်းလုပ်တာပေါ့ကွာသူများအတွက်လည်းပဲလူစရာကတော့ကောင်းဝင်ကြီးရှိနေတော့သူတို့အတွက်လည်းပဲလုံးဝမပဲဆိုပြီးတော့ကိုယ့်အတွက်သူ့အတွက်နှစ်ဘက်ခွဲပြီးတော့ဒီမြင်ပြီးတော့လောက်တဲ့ပုံပုံများလည်းရှိတယ်။အဲ့ဒါကြတော့လူတော်တဲ့။ကောင်းရုံနဲ့မကောက်လူတစ်ပါးကျိုးကိုဆောင်ရွက်တဲ့အတွက်ကြောင့်တော်လာတယ်။ဘယ်ရနေလာလဲအတွေးရနေလာတာပဲ။ဒီလိုတွေးပြီးတော့ဒီလိုဘုရားလိုကိုတည်ထောင်ကြတာပဲ။နောက်ဆုံးမြင့်မြတ်တဲ့ပုံပုံများကြတော့အတ္တဆိုတဲ့ငါဆိုတဲ့အယူမှရှိမှမရှိတော့ပဲ။သောတာပန်ကနေစပြီးတော့ဒိဋ္ဌိဝိသိကိစ္စဒိဋ္ဌိဆိုတဲ့အယူဆမှငါဆိုတဲ့ကိုယ်ယူတာဘာမှမရှိတော့။မရှိတော့သူတို့ကသားနေတောင်းနေတာတွေကိုသွားပြီးဆောရကမတက်နဲ့သူတို့လည်းသားနေတာတောင်းနေတာပြောနေတာပဲသို့တော့ပြင်းထန်တဲ့ယူဆမှဖြစ်တဲ့အသက်ထင်ရှားရှိတာတို့လက်ကျရှိတာတို့အကောင်းငယ်ရှိတာတို့အဲ့ဒါတွေသူတို့သဏ္ဍာန်မှာမရှိတော့အချိန်မတည်သေးလို့ဒါသူတို့အသိဉာဏ်ဟာပြီးပြည့်စုံအောင်မပြည့်စုံသေးလို့ဒါနည်းနည်းလေးရှင်းပြနေခဲ့တာသံသရာကိုဆင်းရဲတဲ့ထင်ချင်းအတုပကိုယွံကြပွဲရောယွံကြပွဲမဟုတ်ဘူးလို့ထင်ချင်းဒါလေးတွေနည်းနည်းပြန်လာအယူမားဆိုတဲ့သဘောတရားကတော့ပျောက်သွားတယ်။အဲဒီလိုပျောက်သွားတဲ့အတွက်သူတို့ကဖြစ်ကျော်မရှိတော့။သူတို့ကိုယ်ရေးကိုယ်တာဥဒိကျရှိနေပေမဲ့ဖြစ်ကျော်မရှိတော့။ရလာလည်းပဲအလိုလိုဘသိမကြီးမားတော့။မရလာလည်းပဲမကျေနပ်မှုဒေါသတွေသိမဖြစ်တော့။တူတောင်းပြီးတော့အတူကျုံနဲ့သူကပြီးပြတ်။အဲလိုပြီးပြတ်တော့အဲလိုပုဂ္ဂိုလ်မျိုးဟာသူတို့ကိုယ်ရေးကိုယ်တာတွေတွန့်လွတ်လိုက်တဲ့အတွက်ကြောင့်သူတို့ကိုယ်ရေးကိုယ်တာမကြည့်တော့တဲ့အတွက်ကြောင့်ဘုသူအတွက်ပဲကြည့်တော့လေလောကကြီးအတွက်ပဲကြည့်တော့လေသူတစ်ပါးအတွက်ပဲကြည့်တော့သူတစ်ပါးအတွက်ကိုပြုလုပ်နေတဲ့ပုဂ္ဂိုလ်တော့တလောကလုံးကဝိုင်းကြည့်တော့တမန်ကြရဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်များဆိုပြီးတော့ဘယနေတာလဲဆိုတော့အတွေးရနေတာဒီသမာသင်္ကပ္ပကပဲထုတ်ပြသမာသင်္ကပ္ပကပြရင်ပြချက်ကောင်းရင်ကောင်းသလိုအသိဉာဏ်ရချက်သမာသင်္ကပ္ပအတွေးကောင်းရင်ကောင်းသလိုအသိဉာဏ်ချက်သူကအသိဉာဏ်ကိုပန့်ပိုးပေးတဲ့အရာအသိဉာဏ်ကိုရောင်တင်ပေးတဲ့အရာပဲအရိညာသူဟာသူဆိုရင်တော့အယောင်မတက်နိုင်ပြီးရဲ့ဆိုတာဝိတ္တိဝါဒတာပဲအဲ့ဒီအသိကိုတွေးရနေကူတယ်ဓက္ခတလဲလဲတွေးတဲ့အခါကျတော့ဟုတ်ပါလားဟုတ်ပါလားဟုတ်ပါလားဆိုတော့အရိညာတက်သွားအဲ့ဒါတော့တက်နိုင်ဖို့အတွက်အောက်ကဝိုင်းပြီးတော့က သဘောတရား၃ချက်ကပေါင်းပို့ပြရတယ်။ဒီမှန်ကန်တဲ့ຢာဒီပေါ်မှာသတိထားခြင်းရဲ့အဲ့ဒီသတိလေးကိုဟိုဒီမလွင့်အောင်တွန်းထားပေးခြင်းရဲ့တွန်းတဲ့အတိုင်းပဲအဲ့ဒီသတိလေးတွေဒီမှန်ကန်ကိုသိမှုလေးတွေမှန်ကန်တဲ့အာယုန်နဲ့မှန်ကန်တဲ့အခြေအနေရရတဲ့ကိုသိမြင်မှုအပေါ်မှာပဲမိမိတို့စိတ်ကြည်တည်ရှိနေခြင်းအဲ့ဒီ၃ချက်ကလည်းဝိုင်းချုပ်ပြီးတော့ပံ့ပိုးပေးတဲ့အတွက်ကြောင့်အတွေးတွေရလည်းပဲတွေးနိုင်တယ်ထက္ကတက္ကအတွေးတွေထက္ကတက္ကတွေးနိုင်တယ်လို့အသိဉာဏ်ကလည်းပဲပို့ပြီးတော့တောက်ပြောင်လာတယ်ဒီ၅ချက်ပဲအဲဒီတော့အတွေးမှားတဲ့လူဒီလောကမှာမကြီးပွားနိုင်ဘူးပုဂ္ဂိုလ်ရေးရဘဝအခြေအနေမှာလည်းပဲမောင်းမြင်နိုင်ဘူးယုံနိုင်တဲ့ဘဝမျိုးအသင့်တန်နိုင်တဲ့ဘဝမျိုးကိုရောက်နိုင်တယ်အတွေးမှားရင်ဘဝနှိမ့်သွားနိုင်တယ်ဆိုတော့ဒီအတွေးဒီဘဝတံပိုးရှိဖို့အတွက်ပံ့ပိုးသလားမပံ့ပိုးဘူးလားပံ့ပိုးတယ်ဒါကြောင့်မြေကြီးမှာပရိသတ်ထဲမှာပါတော့တမ္မာတင်ကပအတွေးမှန်ဟာဘဝရဲ့တံပိုးပဲအဲ့ဒါဘဝတံပိုးပြန်နားထောင်ကြည့်တပည့်ဉာဏ်တော်ကြီးတရားနဲ့ဟပ်ပြီးနားထောင်ကြည့်ပို့ပြီးသဘောပေါက်တာလေးနောက်တစ်ချက်အတွေးတော့မှန်ပါရဲ့ခေါင်းကြီးချုပ်ကြီးအိပ်နေတယ်အဲ့ဒီအတွေးတော့ကောင်းတယ်မပေါ်ဘူးမကြိုးစားဘူးဆိုရင်ဖြစ်လာပါမလားမဖြစ်လာဘူးအတွေးကိုဒီတိုင်းထားလို့ပြောင်းအတွေးကိုပုံပေါ်ဖို့အတွက်ကြိုးစားမှုလုပ်တယ်။လောကမှာပြင်းနေတဲ့ပုဂ္ဂိုလ်များတံခိုးကြည့်ရတာမရှိဘူး။အကျဉဏ်သိကောင်းတာပဲကွာဒီပုဂ္ဂိုလ်က။ဒီလူတယောက်ကအကျဉဏ်သိကောင်းတာပဲ။အကျဉဏ်ကောင်းနေမဲ့ဘာမှမလုပ်ဘူး။သိပြင်းတာပဲသာပြီးရဲ့အဲ့ဒီသားနဲ့ဒီတိုင်းကြီးသူ့ကြံပါသုံးတဲ့လေ။ဘာသုံးမှမတဲ့။တံခိုးကြည့်လားဆိုတော့မရှိ။ဒီတော့လောကမှာဘဝမှာတံခိုးကြည့်ဖို့အတွက်ဘာလုပ်သေးလဲဆိုတော့ဝိရိယကျင်းလို့မရဘူးအကောင်းထဲပေါ်ဖို့တော့လိုတယ်အကောင်းထဲပေါ်နိုင်ရင်ဟာဘာသဘောတရားလဲဆိုတော့ဝိရိယမိမိတို့ရဲ့စိတ်ကိုနိဗ္ဗာန်အရုံကြည့်ခြင်းနဲ့ဆိုရင်အဲ့ဒီဝိရိယနဲ့အကောင်းထဲပေါ်ကအတွေးအကျံမှန်ကန်တဲ့အတွေးအကျံကိုဝိရိယကပံ့ပိုးပေးရတယ်ဒီအကျံလေးမပြောက်တော့စိတ်ဘဝနဲ့ခွာမတော့ဘူးအပြင်းတွေပဲမလဲအောင်ကာမတုခဆိုတဲ့အပြော့တွေပဲမလဲအောင်အတ္တကိလေသာဆိုတဲ့အမားတွေပဲမလဲအောင်အဲစိတ်ကိုတောက်တာအဲ့ဒါဝိရိယလောကမှာကြီးပွားရေးနေနေရတော့ကြိုးစားအားထုတ်မှုရှိမှပဲကြီးပွားထုတ်ကြတာမကြိုးစားဘဲနဲ့တော့ကိုယ်အိမ်နဲ့ကိုယ်ထိုင်နေုံအိမ်နေုံနဲ့ရတော့နော်ယာတိကုန်နေကြီးတဲ့ဥစ္စာတွေရနိုင်မှာမလို့မရနိုင်ဘူးဘယ်သူမှလာမပေးဘူးမိမိတို့ဘာသာမိမိတို့ကြိုးစားတယ်ဒီတော့ကြိုးစားမှုဟာလည်းပဲဘဝမှာတန်ဖိုးရှိဖို့အချက်တစ်ချက်ဟုတ်သလားမဟုတ်ဘူးလားဆိုရင်ဟုတ်တယ်ကြိုးစားမှုမရှိဘဲနဲ့တော့ဘသူ့ဘဝမှာတံခိုးမရှိဘူး။ဘုရားတော်ကအတိတ်ဘဝတုန်းကဟိုးရှင်းဘဝတုန်းကအကြီးအကျယ်ကြိုးစားခဲ့တယ်။ဘာရမီလို့ခေါ်တယ်ကြိုးစားခဲ့တယ်။အဲဒီလိုဘာရမီထဲမှာဝိရိယဘာရမီကြိုးစားမှုတွေနဲ့ပြည့်စုံလို့ဘုရားဖြစ်တဲ့အခါမှာတော့မှအေးစိစိနဲ့ငါဘုရားဖြစ်ပြီဆိုပြီးတော့ဒီတိုင်းနေရင်ဘုရားဓမ္မတွေဟောပြောလို့ကြိုးစားအားထုတ်မှုမရှိပါဘူးဆိုရင်ဘုရားရဲ့လိုလောကကအတိမပြုပါဘူးလား။မပြုတ်ဘူးတံပိုးလည်းမထားဘူးဘုရားပါဘုရားဖြစ်ဖြစ်သွားပြီဘုရားဖြစ်တာတို့နဲ့ဘာမှမဆိုင်ပါဘူးကွာဆိုဒီတိုင်းနဲ့ဖြစ်တယ်ဘုရားလည်းပဲဘုရားဖြစ်ပြီဒီနောက်မှာကြိုးစားမှုပါသလားမပါဘူးလားပါသေးတယ်ကြိုးစားမှုသူအလုံးလုံးရတာရှိသေးတယ်တဲ့အဲ့ဒီအလုံးလုံးနိုင်မှုဟာဝိရိယပဲပြင်းနေလို့ရပါမလားမရဘူးဒီတော့ဘဝမှာတံပိုးရှိရင်နောက်တစ်ချက်ဟာဘာလို့လဲဆိုတော့ဝိရိယဝိရိယတော့လိုတယ်တဲ့ဝိရိယတစ်ခုနဲ့တည်းပြီးသလားဆိုတော့လေဘဝတံပိုးမရှိဒါကြောင့်အလုံးသိလုံးတာပဲတဲ့အတွေးလည်းကောင်းတယ်အလုံးလည်းလုံးတယ်အတွေးကကောင်းတာဘယ်လိုကောင်းလဲအတွေးတွေကအများကြီးဝေးတာပေါ့အာဒီလုပ်ငန်းလေးလုပ်ရင်ကောင်းတာပေါ့ထားလုပ်လိုက်တဲ့ကျူသားပန်းကအာဒီလုပ်ငန်းလေးလုပ်ရင်ကောင်းတာပေါ့နောက်တစ်ခုထားလုပ်လိုက်တဲ့ကျူသားပန်းကဟိုဆက်ဆက်ဒီဆက်ဆက်ဟိုဆက်ဆက်ဒီဆက်ဆက်နဲ့မတည်ငြိမ်ဘူးဆိုရင်ရောအဲ့ဒီပုဂ္ဂိုလ်အောင်မြင်မှာမလားမအောင်မြင်ဘူးဟိုဆက်ဆက်ဒီဆက်ဆက်တမားဘယ်တော့မှမအောင်မြင်ဘူးအဲ့ဒါမတည်ငြိမ်ဘူးတမားကြီးမရှိဘူးလို့ပြောတာစိတ်မငြိမ်ဘူးသိမငြိမ်လို့ရှိရင်လည်းပဲအတွေးအကြံဘလောက်ကောင်းကောင်းကြိုးစားမှုဘလောက်ရှိရှိသိမငြိမ်ရင်ဘယ်ပြီးမှမပေါ့အခုမိမိတို့လည်းဒါသတိဒါဟိုဆက်ဆက်ဒီဆက်ဆက်နဲ့ဟိုသင်္นานတဲ့ဒီသင်္นานတဲ့ဟိုအာယံအောင်ဒီအာယံအောင်နဲ့အဲ့ဒါကြိုးစားပါတယ်တဲ့အတွေးအကြံနေလည်းကောင်းရပါတယ်စိတ်ကမငြိမ်အာဟိုသင်္นานလေးပေါ်လာလိုက်ကောင်းတဲ့သင်္นานသင်္นานနဲ့သွားလိုက်ဒီအာလေးပေါ်လာလိုက်ကောင်းတဲ့သင်္นานသင်္นานနဲ့အခုတဲတဲ့ပြောမယ်ဆိုဒီနားမှာအင်္ဂလိပ်လိုလာသင်တာထွက်လာပြီအဲ့ဒီကိုသွားနေကြသက်သက်သက်သက်နဲ့သွားရတယ်။အခုကိုရေစုံရေစားနဲ့ငြင်းငြင်းဆိုင်ဆိုင်မလိုက်ဘူး။အဲဒီလိုသွားတဲ့အခါကျတော့စဉ်းစားကြည့်ပေါ့။ဟိုသက်သက်ဒီသက်သက်ဆိုခီးရောက်ပါမလား။မ ေဒီမပရိပဓာမှာပြတယ်ဘဝတံဘူဘာတံဘူမှမရှိဘူးဒါဦးဇင်းတို့ပြောတာမဟုတ်ပါဘူးဓမ္မဘုရားဟောတဲ့တရားမှာအတိအကျရှိတယ်တံဘူမတက်နိုင်ဘူးတဲ့နော်သူကတဆိုင်မှမသွားတဆိုင်မှမသွားမှလောကကြီးဝါးရေးမှာလည်းပဲတဆိုင်မှမသွားမှကိုယ်သက်သက်ဒီသက်သက်လုံးကြည့်အောင်မြင်ဖို့တော်ခဲရင်မှာအတွေ့အကြံလည်းကောင်းတယ်ယူစားအထုတ်မှုလည်းရှိတယ်သို့တော်သက်သက်သက်သက်သက်သက်သက်သက်၆လုံးနေရင်တော့တိတ်မမြင်ဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်လည်းတံခိုးမတက်နိုင်ဘူးတဲ့ဒီဘာသာနာမှုမဖြစ်ဘူးဒါလည်းပဲလောဘတဘာဝအတိုင်းပဲမြတ်စွာဘုရားကထုတ်ပြထားတာမြေကြီးမှာပရိပရာကိုလောကထဲမှာထည့်သုံးခြင်းလို့ဒါလေးနည်းနည်းပြောနေတာလောကမှာတံခိုးရှိနေတဲ့ပုဂ္ဂိုလ်တွေသည်သွားကြည့်အဲ့ဒီမြေကြီးမှာပရိပရာ၅ချက်သူတို့ရဲ့စိတ်မှာရှိနေတာကိုတွေ့ရတယ်တရားဓမ္မမှာနိဗ္ဗာန်ကိုအာရုံပြုသွားနိုင်တဲ့ပုဂ္ဂိုလ်များမှာသွားကြည့်လည်းပဲဒီမြေကြီးမှာပရိပရာအရေးသေး၅ချက်သူတို့ရဲ့စိတ်ထဲမှာရှိနေတာကိုတွေ့ရမယ်ဒါလေးကိုချေချေတက်မြတ်ဘုဒ္ဓရရည်ခြင်းလို့ဒါထည့်ပြီးတော့ပြောတာဒါလည်းပဲကိုယ့်ကိုစဉ်းစားကြည့်ကုန်သိနိုင်တာပဲဟိုသက်သက်ဒီသက်သက်နဲ့ဘာမှမတတ်တဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ဆိုတာလောကကြီးကပြကိုယ်ကိုယ်တိုင်မဟုတ်ကိုယ်ကိုယ်တိုင်မဖြစ်တာတော့မှလူတစ်ပါးရဲ့ဖြစ်နေတာကိုပြင်သိမလားမသိဘူးလားသိနိုင်တယ်တဲ့ကဲဒီတော့စိတ်မငြိမ်ရင်လည်းပဲတန်ဖိုးမရှိဘူးဆိုတာမြေကြီးမှာပြိပရာနန်းကနေပြဒီမှာပြည်ပါဒီဘဝတံဖို့အဲဒီတည်းမှာစိတ်ငြိမ်မှုဆိုတဲ့အချက်တစ်ချက်ပါတယ်။ဒါဆိုတော့ပါဠိလိုသံဃာသမာဓိတည်ငြိမ်နေခြင်းတည်ငြိမ်နေခြင်းနဲ့အဲတည်ငြိမ်တာဟုတ်ပါပြီတဲ့အခုဝိရိယလည်းရှိတယ်စိတ်လည်းတည်ငြိမ်နေစိတ်တည်ငြိမ်ပေမဲ့အမှန်ကိုသတိမရဘူး။တရားကိုသတိမရပဲနဲ့မတရားတာတွေပဲသတိရနေတယ်ဆိုရင်အဲ့ဒါလည်းတံဖို့မတက်နဲ့။မင်္ဂန်နဲ့လမ်းစဉ်ကိုသတိမရပဲနဲ့အတွေ့ရတော့မှန်တယ်။မှန်တဲ့အတိုင်းပဲကြိုးစားတယ်။ကြိုးစားပြီးတော့စိတ်ကလည်းငြိမ့်တယ်။ငြိမ်ပေမဲ့တတိယတလွဲသွားပြီးတော့မထာရတွေပဲတတိယတယ်။တရားဓမ္မကြီးရမှာဆိုရင်သိရမယ့်အသည့်တွေကိုသတိမရပဲနဲ့ကိုယ်အမှတ်တွေကိုယူပဲတတိယနေတယ်ဆိုရင်ဒါမှမဟုတ်ဒီလိုပြောရင်နားကျောက်သွားမှဆိုလို့တတိမေ့နေတယ်ဆိုရင်အာတွေ့ကြတဲ့စိတ်ကောင်းတာပဲကြိုးစားမှုကလည်းပဲရှိတယ်။စိတ်လည်းပဲငြိမ့်တယ်သို့တော့အကုန်လုံးမေ့နေပါတယ်ကွာဆိုရင်တော့အဲ့ဒီကိစ္စပြီးမြောက်ပါမလားမပြီးမြောက်မေ့နေလို့ကတော့သွားပြီးအသေးနဲ့အတူတူပဲမေ့တဲ့ပုဂ္ဂိုလ်ဟာအသေးနဲ့အတူတူပဲဘာမှသုံးလို့မရတော့ဒီတော့ဘဝမှာတန်ဖိုးကြည့်ဖို့အတွက်လည်းပဲဘာရေးကြည့်လဲဆိုရင်တတိအရေးကြီးသေးတယ်တတိလည်းထားဦးမှာတရားဓမ္မရေးရမှာတော့ဘာလို့တတိထားမလဲဆိုရင်သမာဓိတရားနဲ့ပြတဲ့အမှန်တရားတွေကိုစိတ်ထဲမှာကတ်နေရတာစိတ်နဲ့အမှန်တရားနဲ့အမှန်တရားကိုသိမှုနဲ့အမှန်တရားရဲ့သိမှုရဲ့အဲ့ဒီနှစ်ခုကိုကတ်နေစေရပြနေတဲ့ယုတ်တရားဆိုယုတ်တရားမှသိနေရယုတ်တရားကိုယုတ်တရားမှသိနေတာဟာသတိရနေတာတဲ့ယုတ်ရဲ့ပေါင်းပြန်မှုသဘောတရားကိုသိနေပါတယ်တဲ့အသိသိတိုင်းသိတိုင်းမှပေါ်နေပါတယ်ဆိုရင်အဲ့ဒါသတိပဲသတိပဋ္ဌာန်သတိဥသိတဲ့လုံမှန်လမ်းစဉ်ပေါ်ရောက်နေတာပဲသတိရနေတာပဲတဲ့သတိဆိုတာကမိမိတို့ကသွားတဲ့ကမှာသတိရဘုလူသတိရဒီလူသတိရအဲ့ဒါကိုသတိရတာမဟုတ်ဘူးသတိရတယ်လို့ပြောတာမဟုတ်ဘူးသတိဆိုတာကကတ်နေတာစိတ်မှလာပြီးတော့ကတ်နေတာဘာကတ်နေတာလဲအမှန်တရားကြီးလာကတ်လူတရားကိုကြည့်လိုက်တဲ့အသိဟုတ်မြင်တယ်အသိဒီကပေါက်ပြန်ပြောင်းလဲမှုယုတ်တရားဆိုတာမြင်လိုက်တာနဲ့တကယ်နဲ့စိတ်ကသိပြီဆိုရင်ဒါယုတ်တရားပဲပေါက်ပြန်ပြစ်တတ်တဲ့သဘာဝပဲလို့သိပြီဆိုရင်အဲ့ဒါပါလေသတိရတာတဲ့သတိရသွားကတ်တာအဲ့ဒါလို့ကတ်တာအဲ့ဒါလို့တတ်တာကသတိရင်လားဆိုတော့မဟုတ်သေးဘူးခုနပြောတဲ့အတွေ့ရလည်းပါပြီးသားပဲအတွေ့ရလည်းပဲဒီတိုင်းပဲမှန်မှန်ကန်ကန်တွေးတယ်တွေးတဲ့အတိုင်းပဲစိတ်တရားအဲ့ဒီအာယုံပေါ်မှာအမှန်တိုင်းကတ်နေရင်သတိရတယ်လို့ခေါ်တာပါပဲတဲ့အဲ့ဒီကတ်နေတာလေးမကွာတော့ဘလူကတွန်းပေးရလဲဝိရိယတခါကကနေနှခါကတခါတိရနေနှခါတိအဲ့ဒီတွန်းပေးထားတဲ့ဝိရိယအားလျော်စွာအဲ့ဒီအရာတွေပေါ်မှာငြိမ်ပြီးတော့ကြာနေခြင်းဟာသမာဓိအဲဒီတော့ခုနကပြောခဲ့တဲ့အတိုင်းပဲအာကျူသာတော်မူကြည့်ပါရဲ့အမှန်နဲ့တွေးနိုင်ပါတယ်တွေးကောင်းနေလဲပေါ်ပါတယ်စိတ်လည်းငြိမ်ပါတယ်သို့တော့မေ့နေတယ်ဒီຢာကြီးမေ့ပါပါတယ်ဆိုလို့ချင်းရောတံပိုးကြည့်ပါတော့မလားမရှိတော့ဒီတော့မမေ့ဖို့ဟာလည်းပဲဘဝမှာတံပိုးကြည့်ဖို့ဘဝရဲ့တံပိုးပဲတဲ့မမေ့ခြင်းဟာတရားဓမ္မမှာဒီတိုင်းပါပဲတရားဓမ္မတွေမမေ့ခြင်းဟာလည်းတံပိုးတက်ခြင်းပဲတရားဓမ္မတွေမေ့နေတော့လူလုံးလုံးငါလုံးလုံးထိုင်ကြည့်ရင်အတူတူပဲဆိုတော့ဘာတံဘူးမှမတက်ဘူးဒီတော့ဘဝတံဘူးဆိုတာဘယ်နှချက်တွေ့လဲ၅ချက်အဲ့ဒါလမ်းတူပဲတဲ့အတူလေးတဲ့ဘာမှမပင်မဘူးတဲ့ဘယ်လိုဥသိတာလဲဆိုတော့အတိညာဥသိတာ အရိညာဉ်ရှင်းသွားထွက်တယ်ဉာဏ်နဲ့ဟာတွေအကုန်လုံးလုံးပြီးလိုက်ပါတယ်အရိညာဉ်တော့ရှင်းရတဲ့အတိမှန်ရင်အတွေးမှန်လားမမှန်လားအတွေးမှန်တယ်တဲ့အဲ့ဒီအတွေးမှန်ကိုအောက်က၃ခုနဲ့အလုံးလုံးတင်မှာရှင်းတင်မှာအောက်က၃ခုနဲ့ဝိရိယရယ်တတိယသမာဓိရယ်အဲ့ဒီ၃ခုနဲ့တင်ပါတဲ့ရှင်းတင်မှာအဲ့ဒီ၃ခုနဲ့ညှက်ပြီးတော့တင်ပေးတဲ့အတိမှန်အတွေးမှန်တွေကိုအဲ့ဒီ၃ခုနဲ့ညှက်ညှက်ပြီးတော့ဖမ်းအားလုံးမိရင်မိပါများရင်ဒါအတိညာဉ်ကိုထက်လာလိမ့်မယ်အတိညာဉ်ကိုတောက်ပြောင်လာလိမ့်မယ်တောက်ပြောင်လာလို့ပြေဝသွားရင်သူကယတိယသုံးချက်ချက်ချမယ်အတိညာဉ်လည်းပြန်သုံးချက်ချက်ချအဲ့ဒီအတိညာဉ်သုံးချက်ချက်ချနိုင်ဖို့အတွက်အောက်ကအလုံးသမား၃ယောက်ကလိုပါတယ်တတိယဝိရိယရဲ့သမာဓိအတိညာဉ်တော့တက်ကျင်ပါရဲ့မိနေတယ်ဆိုရင်အတိညာဉ်ကမတက်နိုင်အတိညာဉ်တက်ကျင်တယ်စိတ်ကရောက်ရခတ်နေတယ်အတိညာဉ်ကမတက်နိုင်အရိညာဉ်တက်ကျင်ပါတယ်ဆိုပြီးတော့စိတ်ကရောက်ရခတ်နေတော့တည်ငြိမ်မှုမရဘူးတည်ငြိမ်မှုမရရင်လည်းပဲမတက်နိုင်တော့အဲဒီတော့အရိညာဉ်တက်ဖို့အတွက်အတွေ့အမြင်မှန်တွေးနိုင်ဖို့အတွက်အလုံးသမား၃ခုလိုတယ်တဲ့အလုံးသမားတွေကဘာတွေလဲဆိုတော့တတိယဝိရိယရဲ့သမားတွေအဲ့ဒီ၅မျိုးဒီတည်လည်းတည်တယ်တွေးလည်းမှန်တယ်ကြိုးစားမှုလည်းရှိတယ်စိတ်လည်းငြိမ်တယ်တတိလည်းမမေ့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ထိတ်တန်ရောက်တရားတို့နိဗ္ဗာန်ကိုအာရုံပြုနိုင်ကြမှာပြီတော့လောကကြီးပွားရေးမှာလုံးလုံးအဲဒီပုဂ္ဂိုလ်သူရှားတော့ရပြီရမှာပြီတော့ရှားတော့ကိုရနိုင်မယ်တဲ့အဲဒီပုဂ္ဂိုလ်ကတန်ဖိုးရှိသွားလိမ့်မယ်ဟာလူတော်ပဲကွာဆိုပြီးတော့ကြီးကျူးခံလိမ့်မယ်လူတော်ပဲတို့တဲ့သူကျွန်တဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့အဲ့ဒါအဲဒီပုဂ္ဂိုလ်တွေမှာသွားကြည့်အဲဒီအချက်၅ချက်ရှိနိုင်လားမရှိနိုင်လားရှိနိုင်တယ်သေချာတာဝေဖန်ကြည့်အလကားဖြစ်လာတာတရားမှမရှိအရင်တိုင်းနဲ့တကားဖြစ်လာတာမကြည့်ဘူးရှေ့ရှေ့တော့အကြောင်းနောက်နောက်တော့အကြောင်းကြီးအကြောင်းပဲဖြစ်ပေါ်လာကြတာကြီးပဲအတိတ်ကနေကောင်းပြီးတော့ကလေး80ကျော်ွားတဲ့သတိသာနောက်ဆုံးခွက်လက်ဆွဲပြီးတော့သရောင်းလာဖြစ်သေးချေသွားတဲ့အခါမှာတံခိုးမကြီးတဲ့ဘဝနဲ့ဆုံးရှုံးသွားဦးဇင်းတို့ငယ်တုန်းကသင်ရတယ်အဲ့ဒါလင်္ကာလေးနဲ့ဟိုကလေးဘဝတွေကကလေးဘဝတွေကရှင်းသယောကပြပါရဝဲကလေးကျော်သားတတိသာလင်သားတယောက်ကြီးရှိရတဲ့စေအိမ်မာနေရွတ်တာဟိုတော့ကသူသားတာအခုလည်းတော့နည်းနည်းပါးပါးရသေးတယ်အဲ့ဒါနောက်ဆုံးမနင်းသာလူမိုက်ဒုက္ခရယုံရိုက်ပုတ်လိုက်ကြရွာမထွက်လေတော့မသေးသည်ကောင်းလေလင်းသာကြည်ကြီးတဲ့နေရတဲ့ဘဝတန်ဖိုးရှိလာတော့မရှိသူကတတိပဲတဲ့ဗရေ80ကျွယ်သွားခဲ့တဲ့တတိဘာကြောင့်ဒီလိုဖြစ်ဆိုးသွားလဲဆိုတော့သူ့ဘဝတန်ဖိုးမဲ့သွားလဲဆိုတော့ပညာမတက်ပညာမတက်တာဆိုတော့လောကရဲ့တန်ဖိုးသည့်နံပါတ်၄ပညာသမာဓိဆိုတဲ့အသိပညာတရားဓမ္မမှာလည်းပဲသူကတန်ဖိုးထည့်ရင်အဲ့ဒီပညာအသိဉာဏ်ကြီးစတတ်တာပညာတတ်ရင်အတွေးမှန်မယ်မမငံအတွေးနိုင်မယ်မမငံအတွေးနိုင်ရင်လောကိုင်မှုအပိုင်းတွေမှာဝိရိယတွေတတိတွေတမာတိတွေမှာလည်းပဲအားကောင်းလာလိမ့်တရားပြန်လည်သွားနေကြတာဒါဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ဘဝတန်ဖိုးရှိမှာပဲခုနကပစ္စည်းဥစ္စာတွေအများကြီးရပေမဲ့နောက်ဆုံးမှတန်ဖိုးမဲ့သွားတဲ့အချိန်ညောက်ကြည့်သွားခြင်းဟာဒီ၅ချက်တစ်ချက်မှသူ့မှာမရှိလို့ခုနအဲဒီသေးသားလေးရတကားတဲ့အတိဉာဏ်မရှိတော့အချိန်နောက်တောင်မြောက်တောင်သူမသိကြဘူးမသိတော့အတွေ့ရောမှန်မှမလားမမှန်ဘူးသူစီလာလိမ်မဲ့ကောင်လည်းပဲပြေးလိုက်တာပဲရောအင်းမမှန်ကမတွေးနိုင်ဘူးလိမ်မဲ့ကောင်ကကိုနော်အကျိုးပေးမဲ့ကောင်ကသူမသိတော့ကျိုးစားအောင်လည်းဘာမှမရှိရှိတာလေးတွေတိုင်းသုံးကြုံတော့နောက်ဆုံးသူ့ဘဝဘာဖြစ်သွားလဲတန်ဖိုးမဲ့သွားတယ်ကောင်းသားဆိုတော့အတင်တန်အနေလုံးပဲတရားတော်လည်းပဲတော်မှသေဝလူကခဲနေပြီဒီလူကဒုံနဲ့ထိုးနဲ့နေွားတဲ့ဘဝနောက်ကြီးကျိုးလရတို့ကွေးဆွဲနဲ့အဲ့ဒီအချိန်ကတော်တော်ချိန်မဲ့အနေမဲ့တန်ဖိုးတော်နှိမ့်ကြသွားခြင်းဟာဘာကြောင့်လဲဆိုရင်ဒီချက်လက်ဒီသဘောတရားတွေသူ့မှာရှိမှမရှိပဲခေတ္တလောကမှာကြည့်ရင်တန်ဖိုးမဲ့သွားခြင်းရဲ့အကြောင်းမြေကြီးမှာပရိပရာဆိုတဲ့ချက်ဒီသဘောတရားတွေအဲ့ဒီပုဂ္ဂိုလ်တွေရဲ့အနန္တမရှိလို့ဒါတော့မိမိတို့လည်းကိုယ့်ကိုယ်ကိုပြန်ဝေဖန်ရမယ်ဒီချက်တွေမှမရှိသေးရင်တော့သူလိုလိုကိုလိုလိုပဲတံခိုးတက်ပါလားမတက်ဘူးတံခိုးမတက်ဘူးလေတယ်လေတယ်နဲ့သွားနေမှာပဲဟိုလေလေဒီလေလေနဲ့ဒီလိုပဲဖြစ်နေတံခိုးမရှိဘူးဆိုလို့ချင်းရင်တံခိုးချင်းရှင်လိုက်လို့တံခိုးမရှိဘူးဆိုရင်တံခိုးရှိတဲ့ပုဂ္ဂိုလ်တွေတွေ့ရင်တမောမောနဲ့မော့နေရတာကိုယ်တော့တံခိုးရှိတဲ့ပုဂ္ဂိုလ်တွေဆိုတကားလေအယုဒေပေးပြီးတော့ဝေးကိုချောင်းပေးနေရတမိုးမရှိတဲ့ပုံစံတွေရတမိုးရှိတဲ့ပုံစံတွေကိုမျက်နှာချင်းတိုင်းမဆိုင်ရဘူးပေါ့အဲ့ဒီသဘောတရားတွေဘာကြောင့်လဲတဲ့အခုပြောခဲ့တဲ့မြေကြီးမှာပြည်ပြလာမကတစ္စာသဘောတရားတွေကိုယ်စီမှာမရှိတော့ရှိခဲ့ရင်တော့ဘယ်သူမှမကြည့်ရအောင်ရှိပါမလဲမရှိတော့ ဘသူမှမောကြီးတရားအကြောင်းမရှိတော့မောကြီးတရားအကြောင်းမရှိလို့ဟိုလူမိုက်တွေအာသူရဲ့ငါနဲ့အတူတူပဲကွာဘာကြီးစားရမှာလဲဆိုတဲ့သဘောမျိုးကိုပြောတာမဟုတ်ဘူးတဲ့ပညာရှိတွေရဲ့ပညာတတ်တဲ့အသိဉာဏ်ပညာနဲ့နေထိုင်ခြင်းအလုံးအေးချမ်းတဲ့ဉာဏ်ဉာဏ်နဲ့ဘဝဆန်းလာတဲ့ဘဝအဲ့ဒါလို့ရနိုင်တယ်ဘသူကမှကြောက်နေရခြင်းအားကိုးနေရခြင်းနော်မိဖို့ထားခြင်းမရှိတော့ဘူးဆိုတဲ့အခြေအနေကိုဒါပြောချင်တာပါပါရှိခဲ့မယ်ဆိုရင်မေဃသစ္စာမြေဒီမာပရိပဒဒီသဘောတရား၅ချက်ရှိခဲ့မယ်ဆိုရင်အဲ့ဒီ၅ချက်နဲ့အလုံးလုံးတော့လောကဘက်ကကြီးပွားရေးကြီးပွားရေးတွေပဲတိုင်တင်းတော့ရပေါ့မရရင်လည်းပဲကိစ္စမရှိဘူးလောကုတ္တရာဘက်ကမေဖို့နိဗ္ဗာန်အခုဒီမေဃသစ္စာဆိုတဲ့မဉ္ဇဉ်ဖြင့်ဤရောဒသစ္စာနိဗ္ဗာန်ကိုမိမိတို့အာယုံပြုဘူးထားခဲ့မယ်ဆိုရင်တဲ့ဘောတော်ကဤရောဒသစ္စာပြောခဲ့တဲ့အတိုင်းပဲဘဝမှာပူပင်လောကတွေနဲ့ကြုံလာကြောက်ကြတွေနဲ့ကြုံလာရင်ဒါတွေကိုသိကျော်ပြိမဲ့ဤရဒသစ္စာဘောဝဆန်းရည်ရည်လေးအဲ့ဒီသွားစိန်လိုက်ရုံပဲအဲ့တော့လောကကြီးနဲ့သူကလွတ်သွားလိမ့်မယ်သက်သာသွားလိမ့်မယ်ငြိမ်းချမ်းသွားလိမ့်မယ်အဲ့ဒါလို့သက်သာဖို့ငြိမ်းချမ်းဖို့ရရှိရောက်ရှိနေနိုင်တာကဘယ်ရာလဲဆိုရင်မေဃသစ္စာမြေဒီမာပရိပဒဘောဝတံဘူဒီသဘောတရား၅ချက်လေဒီသဘောတရား၅ချက်ဟာထူးထူးဆန်းဆန်းလားဆိုတော့ဘာမှထူးဆန်းတာမဟုတ်ဘူးအေးမထူးဆန်းပေမဲ့ကိုယ်စိတ်ထဲမှာဒီ၅ချက်ဘဏ္ဍာများကြီးတယ်လို့မြင်နေပဲမတီနိုင်လေးရင်မညံမရသေးဘူးမညံမရသေးရင်မတီသေးဘူးလို့ပဲမှတ်ပါမညံရခဲ့ရင်တော့ဒါတီပြီဆိုတာဘယ်သူမှမပြောလည်းပဲကိုယ့်ဘာသာကိုသိဖို့သိပါလိမ့်မယ်ခဲဒီတော့ဘဝတံဘိုးအနေနဲ့ကြည့်ရင်ဒီ၅ချက်ဆိုတာသဘောပေါက်သွားလို့ဒီ၅ချက်ရမှသာလျင်လောကီဘက်မှာလည်းပဲတံဘိုးရှိမယ်လောကုတ္တရာဘက်မှာလည်းပဲအရိယာဆိုတဲ့အဆင့်နဲ့ရောက်မယ်နိဗ္ဗာန်ကိုအာရုံပြုလိုက်မိမိတို့လူရင်းကိုကြာနေတာဒါပဲလူရင်းကြတယ်တော့ဘယ်နှချက်တွေ့လဲ၅ချက်အဲ့ဒီ၅ချက်ကသေသေးချာချာမှတ်တာသူတို့ရဲ့သဘောတဘာဝကိုသိတာသင်ချောင်းကိုသိဉာဏ်နဲ့ဝေဖန်ပိုင်းထားပြီးတော့ဒီသဘောတရား၅ချက်မိမိတို့စိတ်မှာဥပေါင်းပါဝင်နိုင်မြတ်ပါဝင်အောင်ကြိုးစားပြီးကျင့်ပါတဲ့အဲ့ဒီတော့ဒီဘဝတံဖို့အောက်မှာကြည့်တိုင်းအောက်မှာထပ်ပြီးတော့ဒါနဲ့ပတ်သက်ပြီးတော့အောက်မှာထပ်ပြီးတော့ထုတ်ပြထားတဲ့အချက်လေးနှစ်ချက်ရှိလောကကြီးငြိမ်းချမ်းရေးနဲ့ဘဝငြိမ်းချမ်းရေးဆိုပြီးတော့ပြတာငြိမ်းချမ်းတဲ့ဆိုတော့ချမ်းသာမှုဆိုတာနဲ့ညီမချင်းတို့လိုလည်းရငြိမ်းချမ်းတဲ့ပုဂ္ဂိုလ်ကချမ်းသာတာပဲလောက်ချပူလောင်လောက်ချနေတဲ့ပုဂ္ဂိုလ်ကမချမ်းသာမချမ်းသာအဲဒါလောကကြီးမှာငြိမ်းချမ်းဖို့အတွက်ဘာလို့လဲတရားဓမ္မတွေဘဝမှာငြိမ်းချမ်းဖို့အတွက်ဘဝကနေလွတ်မြောက်ဖို့အတွက်ဘာလို့လဲဆိုတော့အဲ့ဒါမှပြတာလောကငြိမ်းချမ်းရေးရဲ့တရားဟာအနိစ္စတာဟာမေတ္တာတရားတဲ့ဘဝငြိမ်းချမ်းရေးရဲ့အနိစ္စတာဟာသုံညတတရားဒီနှစ်ခုလည်းရှိတယ်မြတ်စွာဘုရားဟောသွားတဲ့အချက်တွေထဲမှာလောကဓာသရိယလောကအတွက်ဟောသွားရင်မေတ္တာပဲသူကအဓိကထားတယ်အနိစ္စပြန်ထုတ်လိုက်အဲ့ဒီတစ်ခုထဲမှာပြန်ကြဘဝငြိမ်းချမ်းရေးဘဝလွတ်မြောက်ရေးအတွက်ဟောသွားတာနိဗ္ဗာန်ဆိုတဲ့ဒီလိုဓာသစ္စာသုံညတတရားတဲ့အဲ့ဒီသုံညတတချက်တည်းရှိတယ်သူရဲ့အနိစ္စတာဒီနှစ်ချက်တည်းပါတဲ့ကလေးတော့ဒါလေးကိုကဲကတ်ကြည့်မယ်ဆိုရင်ဒီလောကလုံးမှာမငြိမ်းချမ်းရခြင်းဟာဘာကြောင့်လဲဆိုတော့မေတ္တာမထားနိုင်တာမေတ္တာဘာလို့မထားနိုင်လဲနိတိမပရိပရာ၅ချက်မရှိလို့မထားနိုင်ဘူးမေတ္တာထားနိုင်တဲ့ပုဂ္ဂိုလ်သွားကြည့်အဲ့ဒီပုဂ္ဂိုလ်အသိဉာဏ်အားဖြင့်သိရင်လည်းအတွေ့အကြုံကောင်းနေလိမ့်မယ်ကြိုးစားမှုတွေမမကန်ကန်ကြိုးစားမှုအားထုတ်မှုပြည်ညိမ်မှုသတိရမှုတွေရှိနေလိမ့်မယ်မေတ္တာရှိဖို့အတွက်လည်းပဲဘာလို့လဲနိတိမပရိပရာလိုတဲ့မေတ္တာရှိမှလာရင်ဗာငြိမ်းချမ်းမယ်လောကကြီးငြိမ်းချမ်းမယ်မေတ္တာမရှိဘူးဆိုလို့ရှိရင်တဲ့အိမ်ထဲမှာနှစ်ယောက်တည်းနေမတည့်ဘူးဆိုလို့ရှိရင်အဲ့ဒီအရာငြိမ်းချမ်းမှာမငြိမ်းချမ်းဘူးဒီမေတ္တာမှမရှိရင်နှစ်ယောက်တည်းနေတာတော့မှစိတ်ဆင်းရဲကိုဆင်းရဲနဲ့နေရသူ့ငါကောင်းငါသူ့ကောင်းနဲ့တဲ့အိမ်ထဲမှာနေပါစေအိမ်ရစ်ကိုရင်အိမ်နောက်မချမ်းသာတဲ့သဘောတရားတိုင်းနဲ့တရားနဲ့တရားမတည့်ဘူးဆိုရင်ကြည့်ရတာဟောမေတ္တာမရှိဘူးဆိုရင်ကြည့်ရတာဟောချမ်းသာတည်းရလားမချမ်းသာကြည့်တယ်ဟောမကျေနပ်ဘူးဒေါသထွက်မေတ္တာမရှိဘူးဒေါသထွက်လာဒေါသထွက်ရင်မေတ္တာမရှိဘူးမေတ္တာရှိရင်ဒေါသပြောက်ဘုရားဆန့်ကျင်ပဲအဲ့တော့ဒီဟာမေတ္တာဟာလောကမှာစီလုံးညီညွတ်ရေးငြိမ်းချမ်းရေးတရားပဲငြိမ်းချမ်းရေးပဲဒီလောကလုံးငြိမ်းချမ်းဖို့အတွက်ဒီမေတ္တာရှိမှာဒီလောကလုံးဘောကိုအိမ်ထဲမှာငြိမ်းချမ်းရေးအတွက်မိဘနဲ့သားသမီးနဲ့ဒီတိုင်းပဲမိဘဒီသာသမီးပေါ်မှာမေတ္တာထားသလားမထားဘူးလားထားတယ်အလွန်ထားတယ်အလွန်ထားတဲ့အတွက်မိဘနဲ့သားသမီးသာသမီးကဒီမေတ္တာနားမလည်လို့ဒါကလန်ကန်လုပ်ပြီးတော့ပြဿနာဖြစ်ခြင်းဖြစ်မယ်မိဘနဲ့သားသမီးပြဿနာဖြစ်တယ်ဆိုတာတော်တော်မှကြားပါတယ်နောက်ဆုံးအသိဉာဏ်တော်တော်တုံးပြီးတော့ မြေဒီမှာပြိပြလမ်းစဉ်တွေကမမငငံတိရဲ့ကိုမိဘမိဘမန်တိဆရာဆရာမမန်တိရဲ့အဋ္ဌညာတုံးလွားကြီးမှသာမေတ္တာဓာတ်တွေပျောက်ပြီးတော့ယတနာတွေဖြစ်တာပါတဲ့။တောင်မှာဖြင့်အိန္ဒိယမှာအဋ္ဌညာလဲထိုင်ရောက်ရှိတဲ့ပညာတတ်တယ်။ပညာတတ်တဲ့အကြောင်းမိဘလဲသာသမီကိုဖြစ်တဲ့သာသမီကလည်းမိဘကိုယုံသိသေးတာချစ်ခင်တယ်ဆိုရင်အဲ့ဒီအရာအေးချမ်းသလားမအေးချမ်းဘူးလား။အေးချမ်းတယ်ငြိမ်းချမ်းရေးရဘသူမှလာပြီးသူတို့ငြိမ်းချမ်းရေးကိုယတနာရှာလို့မရဘူး။ဘာနဲ့ပေါင်းပြီးကြတယ်ဆိုတော့မေတ္တာရမယ်။ဒီမေတ္တာကိုဘာမေတ္တာဘာကြောင့်ဖြစ်လဲဆိုတော့မြေကြီးမှာပရိပရာ၅ချက်သူတို့ဒီမှာရှိနေလို့မြေကြီးမှာပရိပရာမရှိတဲ့ပုဂ္ဂိုလ်ကမေတ္တာထွက်ဖို့မထွက်နိုင်ဘူး။မေတ္တာမထွက်နိုင်ရင်လည်းပရမဟုဘုံသမာဓိကြီးမမငငံသိရနေထော်ထွက်နေပြီ။၅ချက်ပဲကွာ၅ချက်ပဲကွာငါ့ဘုံပဲသိရဆိုပြီးတော့သာသမီလည်းပဲကဘာမီးတော့နားကောင်းဆန်းနေဆိုပြီးတော့အဲ့လိုကဏ္ဍတွေပါရောက်ရှိလာ။ဒါကမေတ္တာမရှိတဲ့အပိုင်းပါ။မြစ်တာမရှိတဲ့အတွက်ဘသူစေတဲ့ငနေမာရင်ပြီးရောဆိုပြီးတော့အဲ့ဒါလို့ပြုလုပ်နေကြတော့ကြောင့်အမိကျဲမိသားကောင်းကျက်ကောင်းစားနဲ့ငြိမ်းချမ်းရေးရသေးရလားမရတော့ဘူးမြစ်တာမရှိလို့မြစ်တာမရှိရင်နှစ်ဦးတည်းနေတာတော့မှချမ်းသာပါမလားဆိုရင်မချမ်းသာတကျကျနဲ့မြစ်တာရှိတဲ့ပုဂ္ဂိုလ်များကြတော့နှစ်ဦးတည်းမကောက်ဘူးအယောက်တရားနေတယ်ဘာမှမဖြစ်ဘူးဦးစိုးနဲ့နေခဲ့ဘူးတဲ့သာသနာ့ကြီးရဲ့မှာနေတဲ့ကမှာသံဃာပါးနေရတော့နေရတရားနေရ330 40နေရဘာပြက်ကနာမှမရှိဘူးသူတဲ့သေးတာလည်းမရှိဘူးရံဖြစ်တာလည်းမရှိဘူးတရားနဲ့တရားမျက်မှောင်ပြုတ်ပြီးကြည့်ရတော့မှမရှိဘူးဘာဖြစ်လို့လဲဆိုတော့တီကန်းကျက်တရားချထားခဲ့တဲ့တီကန်းကျက်အတိုင်းပဲတဲ့အဲဒီမှာသိသုသောဝါးဝါးတွေလည်းမပါဘူးမေတ္တာတုံးနေတဲ့ပုဂ္ဂိုလ်တွေလည်းမပါဘူးမပါတဲ့အခါကျတော့ဒေါသတွေကတိတ်မထွက်ကြတော့ဒေါသမထွက်တော့မေတ္တာရှိတော့ဘာနေရနေလဲရံဖြစ်တယ်ဆိုတာတကားမှအဆင်မပြေသာဘုံညာအုပ်စုရေကောင်းလို့ဒီလိုပြောပေမဲ့သူတို့ရဲ့စိတ်ထဲမှာဘောမေတ္တာတရှိလို့အုပ်စုရေဘလောက်ကောင်းကောင်းတော်တော်ဆိုးတဲ့မိုက်တဲ့ကောင်ကတော့ထိလာလို့ရှိရင်ယတနာရှားရတာပဲတဲ့။ဒါမျိုးလည်းဖြစ်တာလည်းတွေ့တော့တွေ့ခဲ့ဘူးပါလေ။ဒါပေမဲ့များသောအားဖြင့်အပားနေရနေတယ်ပါတစ်ထောင်နေတယ်။ရံဖြစ်ကြနော်ခိုးကြကြိတ်ကြသလားဖြစ်ခဲပါ။ဒီနေ့လည်းမဖြစ်နှစ်နှစ်လည်းမဖြစ်သုံးနှစ်လည်းမဖြစ်ငါ၅၀နှစ်ကြာမှတခါတည်းရန်နည်းနည်းပါးပါးဖြစ်ခြင်းဖြစ်တယ်။အဲနဲ့အနေချင်းစကားလေးပါလေကတော်ဝဒဖြစ်တာတော့ရှိတာပေါ့။အယူဆွဲတွေကလူတယောက်ရဲ့အယူဆွဲဆိုတာကသူ့အယူဆနဲ့ကိုယ့်အယူဆတူသလားဆိုရင်မတူဘူး။အစွဲတွေကလူတိုင်းမှာမျိုးမျိုးရှိတယ်။အဲ့ဒီအစွဲကြောင့်ကိုယ်သဘောနဲ့မတိုက်ခိုင်ရင်တော့ပြောတာဆိုတာတွေပြင်းထန်မှုတွေတော့ရှိတယ်။ဒါပေမဲ့ခုနလိုမင်းမျက်နှာကမကြည့်ကျင်နိုင်တော့ပါဘူးဆိုတဲ့အဖြစ်မျိုးတစ်ခါမှမကြုံခဲ့ဘူး။စကားလေးအခြေအနေစကားလေးပါလေပြောတော့ရပြီပြောတော့မင်းမပြောတော့ပဲ။ဘာရှိလို့လဲဆိုတော့မေတ္တာရှိတယ်။မေတ္တာမရှိလို့ကတော့ဒါကြတဲ့တသက်လုံးသွားပြီးတာမှတ်ပြီးတော့။ဒီတော့လောကကြီးမှာငြိမ်းချမ်းဖို့အတွက်ဘာလို့လဲဆိုရင်မေတ္တာလို့။မေတ္တာလည်းမိဘတွေကသာသမီတွေအပေါ်မှာမေတ္တာထားတယ်လို့ပဲဒီလောကလုံးပေါ်မှာမေတ္တာထားနိုင်ရမယ်တဲ့။မေတ္တာထားနိုင်ရင်ဒီလောကလုံးကဘာမှပြဿနာမရှိတော့ဘူး။မိဘသာသမီတွေမေတ္တာထားတော့သူတို့သားမဲဟာတွေကသူတို့တတ်နိုင်တော့လေးပဲသားတယ်။ကျန်တာတွေဘလူတွေ့လဲသာသမီးရေကိုတွေ့တယ်သာသမီးရေသားလို့ဝါတော်မှသာသူသားချင်းသားမယ်တဲ့အဲ့ဒါမေတ္တာဓာတ်ရဲ့သဘောပဲမေတ္တာဖြစ်တာနဲ့တူတယ်အတူဓာဏတွေခုနဖေးကန်းဆွံ့ကျမှုတွေကိုချင်းသားမှုတွေအဲ့ဒါတွေဖြစ်လာကိုချင်းသားမှုတွေဖြစ်လာအဲ့ဒီလိုဖြစ်လာပြီးဆိုတာနဲ့တူတယ်သီလလုံသွားလိမ့်မယ်ကိုချင်းသားတဲ့အတွက်ကြောင့်ဖေးကန်းဆွံ့ကျတဲ့အတွက်ကြောင့်ရှိခင်နစ်သက်မှုမေတ္တာတွေပြန်ပြီးတော့တိုးလာတယ်အဲ့ဒီတိုင်းနဲ့လက်သွားတဲ့အခါကျတော့မေတ္တာအားကောင်းရင်အားကောင်းသလောက်လောကကြီးကဘာဖြစ်သွားမလဲငြိမ်းချမ်းသွားမှာအဲ့ဒီမေတ္တာဖြစ်ဖို့အတွက်ကျတော့ဘာလို့လဲဆိုတော့မြေကြီးမှာပရိပဒါအဲ့ဒီလမ်းတို့လေးသိလို့လားလမ်းတို့လေးတဲ့တူတူတောင်းတောင်းရံလေးပဲအချက်၅ချက်တည်းပါဒီ၅ချက်ကိုသိရသဘောပေါက်ပြီးတော့ကိုယ်စိတ်ထဲမှာတတ်နိုင်ရင်ကဆွဲထည့်ကြည့်သမ်းပါလေမေတ္တာတွေထွက်လာလိမ့်မယ်လောကဘက်ကိုကြည့်လိုက်ရင်မေတ္တာဓာတ်တွေနဲ့တွေ့နေတယ်ကဲကဲလို့အဲ့ဒီ၅ချက်နဲ့တရားဓမ္မဘက်ကိုလက်လိုက်ရင်တော့မိမိတို့ဘဝဟာဟိုဘိနာဘိသိဘိတွေနဲ့ကြောက်နေရတယ်ပူလောင်လုံးချနေရတယ်တခါမှမငြိမ်းချမ်းနိုင်ပါဘူးဘဝငြိမ်းချမ်းဖို့ရန်အတွက်တတိပုဂ္ဂလနော်ကိုယ်ဘဝကိုငြိမ်းချမ်းဖို့ရန်အတွက်အောင်းရနဲ့မဆိုင်နဲ့ကိုယ်ဘဝလေးကိုငြိမ်းချမ်းဖို့ရန်အတွက်ကြတော့သုံးရတဆိုတဲ့နိဗ္ဗာန်ကိုသိမြင်ထားမှငြိမ်းချမ်းနိုင်တာတဲ့သုံးရတဆိုတဲ့အနိစ္စကိုနားမလည်ထားရင်နိဗ္ဗာန်ကိုနားမလည်ထားရင်အဲ့ဒီပုဂ္ဂိုလ်မငြိမ်းချမ်းဘဝမှာမငြိမ်းချမ်းသားပေါ်မှာမေတ္တာကြည့်အဲ့ဒီသားအတွက်နဲ့ပဲပြေးလွှားလုပ်ရှားနေရသမီးပေါ်မှာမေတ္တာကြည့်သမီးအတွက်နဲ့ပြေးလွှားလုပ်ရှားနေရလောကလုံးပေါ်မေတ္တာကြည့်အဲ့ဒီလောကလုံးအတွက်ပဲပူဝင်လောကတွေနဲ့ပြေးလွှားလုပ်ရှားနေရသ ူရဲ့ဘဝငြိမ်းချမ်းလားဆိုတော့မငြိမ်းချမ်းဘူးတကူရေတကာရဘဝမငြိမ်းချမ်းခြင်းဟာတုံညတတရားကိုမမြင်လို့မေတ္တာတော့ရှိပါရဲ့မေတ္တာရှိုံနဲ့မပြီးဘူးတဲ့မေတ္တာရှိရင်လောကမှာငြိမ်းချမ်းခြင်းနဲ့ပြဿနာမဖြစ်ပဲနေနိုင်ုံပဲရှိကိုရေကိုတာပူဝင်မှုတွေရှိမလားမရှိဘူးလားဆိုတော့ရှိကိုယ်တွေ့ပူဝါတာနဲ့ဘိုလ်လူတွေ့ပူဝါဒီလူတွေ့ပူဝါတာအဲ့ဒီတော့ဘာထပ်လို့လဲဆိုတော့ဘဝငြိမ်းချမ်းဖို့အတွက်တုံညတတရားထပ်ပြီးလိုပါရဲ့အဲ့ဒီတုံညတတရားရရှိနိုင်တဲ့လမ်းကြောင်းကလည်းပါလဲဆိုတော့မြေကြီးမှာပဋိပဒါလမ်းလို့လေးပဲအခြေကြီးမဟုတ်ဘူးနော်တူတူလေးအခုမိမိတို့ကသိရှိတာပဲရှင်ရမဟိုလူကြဟိုလူကပြောတိုးတဲ့အတိုင်းပဲရှင်သွားတကားတဲ့အရိပတိယမြတ်စွာဘုရားပွင့်တော်မှာတကားတဲ့ကျွတ်တန်ဝင်ရပါလို့ဆိုပြီးတော့ကျွတ်ဆရာတော်ကြီးကြီးအခြေကြီးကြောက်သွားတယ်အခုဒီမှာမေဃသစ္စာရမေဃသစ္စာရှိရင်ဒီတော်တာသစ္စာလားဆိုက်ကိုဆိုက်ရောက်လာမှာပေါ်ပေါ်မှာဒါတော့မဟုတ်ဘူးအခြေကြီးဆိုခြင်းကြီးဝိပါဒနာလမ်းကြောင်းမေဃသစ္စာရှိရတာနဲ့သမထလမ်းကြောင်းနဲ့အခြေကြီးဝဲဝိုက်ပြီးသွားနေတာလေရှိအဲ့ဒီအခြေကြီးဝဲဝိုက်သွားတော့ဆင်မသိတော့သူနေမိခဲနေမိခလုတ်နေမိနဲ့ရှင်းမဆက်နိုင်တော့ဘူးအဲ့မှာနေမရတော့အကျိုးရတယ်လည်းပဲဒီလမ်းကြောင်းကအဖြစ်လမ်းကြောင်းကြည့်တယ်ဆိုတော့လမ်းကြောင်းကိုချောနေအောင်ဒီထောက်ထားတဲ့အတွက်ကြောင့်အာဒီဘဝကနေလျှောက်ရတာဘယ်ကျေနပ်နှစ်သိမ့်ပြီးတော့တကယ်လိုရင်းမရောက်တော့အဲ့ဒါလိုတွေရှိတယ်အဲ့တော့ဒီမြေကြီးမှာပြည်လာတာအလွန်တူတော်နဲ့နားမှာနန်းတို့လေးဏိဒံလုံးကပြောခဲ့ပြီးပြီခံခွဲတွေကောက်နေတာတဘောလုံးကောက်ကြက်လောက်ကောက်ဘာတန်ဖိုးမှမကြည့်ဘူးတန်ဖိုးဘာမှမချမ်းသာနိုင်ဘူးသိကြောက်ကတော့ခဏလေးကောက်လိုက်သိကြာကြီးကောက်ကြရမလို့တခဏချင်းကောက်ကောက်မိသွားရင်ဒီပုဂ္ဂိုလ်ချမ်းသာပြီတာမှတ်ပြီတော့တဲ့ချမ်းသာပြီတာမှတ်ပြီတော့တဲ့ပြင်လဲမပြင်မှန်းတော့ဘူးဒီရားနဲ့ပတ်သက်ပြီးတော့အကျိုးတရားတွေအများကြီးခံစားရတယ်ဒါမှမဟုတ်ဓမ္မစကြာမြေကြီးမှာပฏิပဒါလမ်းစဉ်ဟာအဲ့ဒါလမ်းတူလေးသိကြောက်ကိုကောက်မိခြင်းပဲဆိုတဲ့သဘောဘဝတံဖိုးဆိုတာလည်းပဲပြောခဲ့ပြီဘလောက်တံဖိုးရှိတယ်လဲဆိုတာသူ့ကို၃နိုင်ရင်၃နိုင်တော့တံဖိုးရှိတယ်။ဘာနဲ့ဥမာတူလဲစိတ်ကြောက်နဲ့ဥမာတူ။ကောင်းမြောင်ကောက်လိုက်ပါတဲ့။များများကောက်ပြရလို့လားဆိုတော့မလို့ဘူး။တစ်ချက်ကောင်းမိလိုက်တဲ့တိုင်နဲ့သူကကိစ္စပြီးတယ်။ကာမတုခလို့ရှင်းကြီးလိုက်ပြလို့လားဆိုတော့လည်းမရှိဘူး။အတ္တကြီးရင်မထားလို့ဒုက္ခရောက်ပြရှိလာဆိုတော့ဒုက္ခလည်းမရောက်ဘူး။ဘာဖြစ်လို့မကောင်းမိနိုင်တာလဲမကောက်နိုင်တာလဲဆိုတော့မသိကြဘူး။ပြီးပြန်တော့လည်းပဲဒါဘုံပြည့်စုံအောင်မကျင့်နိုင်ကြဘူးပြီးတော့ပြီးတယ်တဲ့ဒါပြီးသွားပြီဟုတ်တယ်ဒါကတော့ဟုတ်တယ်ဟုတ်တယ်ဟုတ်တာနဲ့တင်ကိစ္စပြီးသွားတယ်လေ့ကျင့်မှုခံကြတော့လေ့ကျင့်ခံကြတော့မလိုက်နိုင်ကြဘူးကာမတုခပဲတခါပြည့်ကာမတုခနေပြီးတော့တခါခန္ဓာကိုယ်ပင်မနဲ့အတ္တကြီးလည်းမသာပြည့်အနာယူကာမတုခပဲပြန်ရောက်ဒါနဲ့ပဲပြီးရင်ကြာကာမတုခရပြီးတော့သာဝဏေရေးအတွက်ပြည့်သွားလောက်ကြတော့ပင်မလားမပင်မလားပင်မတော့တော့နာယူပုံမှာဖြစ်မဲ့သူကာမတုခပဲတခါပြန်ကြာကမတုကရာရေးအတွက်တခါကြိုးစားပြန်တော့ပင်မမြောင်ပင်မတော့အနာယူနဲ့ကမတုကနဲ့အတ္တကြီးလည်းမသာနှစ်ဖက်လဲနေတာနဲ့မြေကြီးမပရိသတ်လမ်းပေါ်တက်နိုင်တာမတက်နိုင်ပြီးတော့ပြီးတယ်မေတ္တာလေးရတဲ့ကောင်းတာပဲတို့ဒါတော့လွမြောက်နိုင်တဲ့လွမြောက်နိုင်ကြီးရှိတယ်လို့တော့သိသွားပြီသိသွားပြီမဲ့ခုနကလမ်းတင်တိုင်းပဲပြန်ကြလမ်းယူလမ်းဟောင်းကြီးတိုင်းကိုတော့ပြောခဲ့ပြီလူရေကမာတိုးနေတဲ့လမ်းယူလမ်းဟောင်းကြီးမှာသူ့ပြုံတိုးနေတယ်ဒါကြောင့်မလို့သူ့လည်းပဲလမ်းဟောင်းကြီးတို့လမ်းယူကြီးမှာတိုးနေတယ်ပြန်တယောက်ဆောင်မလို့မပြောမိနေလေလို့ပြောခဲ့ပြီ။ဒံယုံလံအောင်ဆိုတော့သက်တာရယ်လွယ်ကူတယ်။လွယ်ကူတော့ထောင်လိုက်နေရတာ။ဒါဝနေရေးစရာရှားလို့တာခက်တယ်ခက်တယ်လို့ပြောနေပေမဲ့သူ့တိုင်းတာနဲ့သူရပြီးတော့အဲ့ဒီမှာပျော်နေရတာ။ရှေ့ရလည်းဒီတိုင်းပဲရှေ့ရလူစုကလည်းဒီတိုင်းပျော်သွားခဲ့ပြီ။ယခုလည်းကြည့်လူစုလည်းဒီတိုင်းပျော်နေကြတာ။နောက်လူတွေလည်းဒီလမ်းကြောင်းပေါ်ပဲဖြောက်ပြီးပျော်နေကြအောင်မှာဆိုတော့သူကလံယုံလံအောင်။လံယုံလံအောင်ဆိုတော့သူအားလိုက်ရမလို့သူတို့ရောက်တဲ့တိုင်းတို့မျက်တိမိတ်ပြီးလိုက်သွားရုံပဲကွာလို့အချောင်လိုက်သွားရုံပဲဆိုတဲ့သဘောပြ။ကာမတုကလမ်းနေနေတာအချောင်မမလမ်းနေတာ။သဘောတရားပိုင်းဆိုင်ရာရကြည့်ရင်ဒါအချောင်လိုက်တဲ့လမ်းနေ။ဒီတော့ဒီလမ်းနေပေါ်မှာသူ့လိုလိုကိုလိုလိုနေပြီးသူလဲကြကိုလဲကြပြီးတော့ဒီကောင်ကအချောင်မမပါလို့ပြောဖို့သိမှာမလား
။
မသိဘူးတဲ့။အဲ့ဒါလို့လည်းမပြောမိကြသေးနဲ့တဲ့။တချို့ကတင်တတ်ကြတယ်။ကိုကတော့တော်တော်ကြိုးစားတယ်ဒီကောင်တက်တက်သားသားနဲ့ရသွားတယ်။သူ့ကိုအချောင်မမလို့သွားဆုဆွဲတယ်။ကမ္မတုကလမ်းစဉ်ပေါ်နေသမျှတော့အကုန်လုံးပါဒမားတွေပဲလေ။ကျောင်းသမားတွေရှေ့ရနေလာခဲ့တဲ့အတိုင်းနေတာဟုတ်တယ်။ချောင်းလိုနေလိုက်ကြတယ်ဆိုတော့ဒါချောင်းသမားကြီးပဲ။ဒီကြတဲ့မမကကအချောင်းသမားချင်းချင်းကိုသူကချောင်းသမားဆိုပြီးတော့စွတ်စွဲလိုက်သေးတယ်။ဒါအတိမြင်နေတဲ့ပုံစံတွေကြတော့ဒီတိုင်းပဲစွတ်စွဲထားကြ။အဲဒီတော့ဒီလမ်းစဉ်ကနေမထွက်နိုင်ရင်ဒီလမ်းစဉ်ကနေထွက်ပြန်တော့လည်းပဲဒီလမ်းစဉ်ကိုချပွေထားတဲ့အခါမှာဒီကမ္မတုကလမ်းစဉ်ကြောင့်ပဲပင်မလို့ ို့တော့나ယူုံมาပါဆိုပြီးတော့ဒီဘောပဲပြန်ကြပြီးတော့မြင်းကြီးမလမ်းဘောကိုမရောက်ဘူးလေရောက်အောင်တော့တစ်ချက်လောက်ကြိုးစားပြီးတက်ကြည့်လိုက်ပါတက်ကြည့်လို့အဲ့ဒါသိသွားရင်ကမတုကလမ်းစဉ်ဝင်လာတဲ့ကမှာမြင်းကြီးမလမ်းစဉ်အတူလေးနဲ့ဖြတ်ချကြည့်ချက်ချင်းသက်သာသွားမယ်မြင်းကြီးမပရိပရာအတ္တကိလမဒခန္ဓာကိုပြင်မှန်းလာတဲ့ကမှာဒီမြင်းကြီးမလမ်းလေးနဲ့အနာယူကြည့်ပါတဲ့သိသက်တာဗျာယန္တာတွေဒီတိုင်းနဲ့နားယူပါမြင်းကြီးမပရိပရာလမ်းစဉ်နေဘကိုအာယုံပြုပြီးတော့သူတို့ဉာဏ်ဉာဏ်ရေးယူသွားကြတယ်။သူတို့ပြန်မှန်းတဲ့သလိုနားယူလိုက်တဲ့အခါမှာခန္ဓာကိုယ်ကဘေးဝသက်တာဖို့အတွက်ဘာကိုဉာဏ်ရေးရလဲ။စိတ်ကိုဉာဏ်ရေးရ။ဘဝတော့ခန္ဓာကိုယ်နားယူရတယ်ဆိုပြီးတော့ဟိုကစားကင်းနေသွား၊ပန်းပြစ်စခန်းနေသွား၊သွားတဲ့အခါကျတော့သူကတော့ဉာဏ်ဉာဏ်ရေးတော့ဟုတ်ပါရဲ့။စိတ်ကဉာဏ်ရေးလား။မဉာဏ်တော့အဲ့ဒီဘုက္ကိုပန်းပြေလာတော့မပြေဘူး။ပြန်မှန်းလာတယ်။ဗျာယန္တာတွေကြတော့ခန္ဓာကိုယ်အနာယူဖို့အတွက်စိတ်ကိုအငြိမ့်ချတယ်အဲ့ဒီအငြိမ့်ချလိုက်တာဒီမြင့်ကြီးမှလမ်းလို့လေးနဲ့နိဗ္ဗာန်အာရုံပြုလိုက်တာပဲဘလားသမဘာဝင်စားတယ်လို့လည်းပြောလို့ရတယ်ဘုံဝင်စားတယ်ဏိဒရသမဘာဝင်စားတယ်ဘလို့ပြောပြောအဲ့ဒါအနာယူလိုက်တာမြတ်စွာဘုရားဆိုဘလောက်တော့နားတယ်လဲဆိုရင်တရားဟောလို့လူတွေကသူတရားလေးကိုကျင့်နှက်နေတယ်လို့ဓာတုဓာတုဓာတုပါလို့ခေါ်တဲ့အချိန်ကြီးမှာတော့သူ့စိတ်ကိုအဲ့ဒီကိုပို့လိုက်ပို့လို့ရတယ်တဲ့ပို့တတ်တဲ့ပို့နိုင်တဲ့ပေါ်နိုင်တော့သူကလေ့ကျင့်ထားတဲ့အတွက်ကြောင့်သူကပို့ပြီးတော့အနာယူလိုက်။အနာယူလိုက်တော့သူကတဘောလုံးသွားခန္ဓာကိုယ်လုံးလုံးချာချာသွားပြီးတော့တရားတွေဟောပြီးတော့ဘလောက်နော်ကြည့်မယ်ဆိုရင်တိုင်းတာကြည့်မယ်ဆိုရင်သူ့ရဲ့လောက်ဟာတော်တော်ကြီးပြင်းမှန်းတယ်လို့နေမိညာမိပြင်းမှန်းတယ်လို့ယူဆပေမဲ့အနာယူမှုတွေပြေဝနေသောကြောင့်အပြေဝအနာယူခဲ့သောကြောင့်ပြင်းမှန်းမှုတော့မရှိဘူး။ပြင်းမှန်းမှုတွေလုံးဝပျောက်တယ်အမှန်လူသားတယောက်အနေနဲ့အဲ့ဒီလိုနေမိညာမိအလုံးလုံးမဲ့ဆိုရင်ခန္ဓာရင်ရှိပါလားမရှိဘူးဘုရားကခုနပြောတဲ့အနာယူမှုမှာလူတွေတခဏလေးသူတရားကိုပြန်တုတ်ပြန်နေတဲ့အချိန်ခါမှာနားလဲသဘောပေါက်လို့ကျေနပ်လို့အတန်လေးထွက်လာတဲ့အချိန်မှာတော့သူကဖြတ်ခနဲ့ဆိုနားယူလိုက်တယ်စိတ်နားယူလိုက်တာစိတ်နားယူတော့စိတ်ငြိမ်တာနဲ့တကယ်နဲ့ယုတ်ကောင်ငြိမ်လားမငြိမ်လားငြိမ်နေမိမိတို့ကစိတ်ငြိမ်တော့ယုတ်ကစိတ်နဲ့ပူပေါင်းပြီးဖြစ်နေတဲ့ယုတ်ကြီးပဌာန်းတော်ကပြောခဲ့ပြီးဒီစိတ်နဲ့ယုတ်သဟာသာတပစ္စည်းမှာအတူတူဖြစ်တယ်ဒေါသတွဲရင်ဒေါသယုတ်ကြီးပေါ်တာပဲအဲ့ဒီယုတ်ဟာဖြတ်ဖြတ်ဖြတ်ဖြတ်နဲ့တုံလုံပြီးတော့အပူတွေထွက်သွားတာပဲဒေါသအပူကရှို့လိုက်လို့စိတ်လေးကတွန့်ပေါက်ပွေပြီးတော့ယုတ်ကလည်းရှုံ့မဲ့သွားတယ်လောဘကလည်းဒီတိုင်းပဲအာမံကိုမသိဘဲနဲ့ဝိတ္တေဝါဒတာထုံတိုင်းချင်းအားနာတဲ့အပူကလည်းပဲအဲ့လိုရှို့တဲ့အတွက်ကြောင့်မိမိတို့ယုတ်ကြီးကလက်လုံးချီလုံးနဲ့အဲ့ဒီတိုင်းမှသွားနေကြအနာယူနိုင်တဲ့အခြေအနေမျိုးကိုမရောက်တကယ်တော့အာရေးရှိခန္ဓာကိုယ်နားယူလိုက်မယ်ခန္ဓာကိုယ်နားယူပြီမဲ့စိတ်ကနားယူနိုင်ရလားမယူနိုင်ဘူးစိတ်ကအပူအေးရလားဆိုတော့မအေးဘူးမအေးတဲ့အတွက်တကယ်ပြေဝတဲ့နားယူမှုဖြစ်သလားဆိုတော့မဖြစ်ပါဘူးလေမဖြစ်ဘူးအဲဒီသဘောတရားကိုဒီသာမှတ်တာပါတဲ့ဒါလေးသိရင်ဟိုမဲ့ညာပုံညာမရတာသာသာကိုကိုတကယ်နားယူတဲ့အခါကျတော့ပြေပြေဝဝနားယူနိုင်လိမ့်ဒါသိထားတော့ဦးဇင်းတို့လည်းပဲဒီကလေးပြင်မှန်းတဲ့အခါကျရင်အဲ့လိုပက်လက်လန်လိုက်တဲ့အခါအဲ့ဒီအိမ်မဲလို့စိတ်ကြည့်လိုက်တဲ့အခါမှာအဲ့ဒီစိတ်ကိုဒီခန္ဓာကိုတစ်ခုလုံးဖြန့်ချကြည့်လိုက်လက်တွေကြတော့ညော့ဝါတာမျက်နှာတွေညော့ဝါတာအကုန်ပြီးတယ်အဲ့လိုပြီးပြီးတော့အဲ့လိုကစိတ်ကိုငြိမ်လိုက်ကြည့်၅မိနစ်၁၀မိနစ်လောက်ဖြတ်တယ်အိပ်ပြော်ပါပြန်လို့လာကောင်းတယ်အဲ့ဒါကိုယ့်ကိုယ်ဒါလုံကြည့်ကြည့်လုံကြည့်လို့ချင်းအဲ့ဒါအပြည့်ဝတကယ်နားယူတာတချို့ကအဲ့လိုနားမယူနိုင်ဘူးတခါတည်းစိတ်တွေးတွေကအိပ်တဲ့အထိပါတယ်အရာတွေကနားယူမယ်ဆိုတော့လုံးလုံးပဲလဲစိတ်ကရောရောက်နေတော့တခင်းနေနဲ့ခန္ဓာကိုယ်အသိလေးလုံးအကြီးလို့သွေးကုန်လုံးနေနေပြီးတော့အိပ်ပျော်သွားပြီမဲ့အိမ်မက်ထဲမှာဓာတ်ရပြေးသွားနေကြတယ်အိမ်မက်မက်တဲ့စရာစိတ်မငြိမ်ရပဲစိတ်ကဘဝင်စိတ်ဘဝင်စိတ်ထဲမှာဟိုမထင်မရှားတဲ့အာရုံတွေလာထိုးနှောက်ဖြစ်ပြီးတော့ဖြစ်တာစိတ်မငြိမ်သောယုတ်ကနေတွန်းအဲ့ဒီမငြိမ်တဲ့စိတ်တွေကနေယုတ်ကိုတွန်းယုတ်ကနေလှုပ်တဲ့ခါကျတော့စိတ်တွေကတခါပြန်ပြီးတော့ပြန်လှုပ်ကြယုတ်ကုန်မိပြုပြီးစိတ်ကပြရတာဟုတ်ခန္ဓာကိုယ်လှုပ်တာနဲ့စိတ်ကလည်းလူးလုံးလှုပ်ရှားပြီးတော့ပေါ်လာတာပဲအဲဒါပြေသေးဝါးနားယူခြင်းနဲ့ဟိုဟာအဲ့ဒီသေးတွေဘာတွေမတော့ခင်ပါဘူးဆိုရင်အဲ့ဒီတိုင်းစိတ်ကိုယ်ကလေ့ကျင့်ထားကြည့်စိတ်ကိုယ်လေ့ကျင့်နိုင်ရည်ပုဂ္ဂိုလ်အချိန်ကြီးအဲ့လိုရသူနားယူခြင်းချက်ချင်းဖမ်းပြီးညိလိုက်ချက်ချင်းညိနေကဲဒါလေ့ကျင့်ကြည့်တော့မှသိမဲ့ရတယ်ပါတဲ့အခုဒီမှာဘဝရဲ့ငြိမ်းချမ်းရေးဟာသုံညတတရားလောကရဲ့ဉာဏ်ဉာဏ်ရည်ဒီမေတ္တာတရားဘယ်တရားကိုပဲရအောင်ကြိုးစားကြိုးစား ဘယ်တရားရဖို့အတွက်ပဲကြင်ကြင်ဘာလို့လဲမြေကြီးမှာပြိပြာလမ်းတို့လေးအတူလေးတဲ့အရှိကြီးမဟုတ်ဘူးသိတ်တံမိုးရှိတာတူတူတောင်းတောင်းနဲ့တံမိုးရှိတဲ့အရာအဲသိတ်တို့ပြီးတော့တံမိုးရှိတဲ့အရာဆိုတော့တံမိုးရှိတဲ့အရာကိုရဖို့ကြတော့ခဲရင်တော့ခဲရင်ပါလေခဲရင်လားမခဲရင်လားခဲရင်နဲ့စိတ်စလုံးရဖို့လွယ်သလားခက်သလားခက်တယ်တချို့တစ်သက်လုံးရှာတော့စိတ်မတွေ့ဘူးပါတဲ့ပုံကိုရှိတယ်အဲ့ဒီတိုင်းပဲဒီမြေကြီးမှာပြိပြာအခုမဲမြင်မှုတွေ့မှုဆိုင်မှာတင်ရောက်နေတဲ့စိတ်နဲ့တွေ့မှာကိုယ်ဝယ်နိုင်တာမဟုတ်ဘူးအဲ့ဒီသဘောတရားလိုပဲမြေကြီးမှာပြိပြာကိုအခုကြားဘူးုံနဲ့ကိုရနိုင်သလားဆိုတော့မရနိုင်သေးဘူးဒါဟုတ်တော့လေ့ကျင့်အောင်မဲတဲ့ရနိုင်အောင်မလုပ်ရမလဲလေ့ကျင့်လေ့ကျင့်လေ့ကျင့်တဲ့အခါမှာအခုပြောခဲ့တဲ့အချက်၅ချက်ပြီးတဲ့အချိန်မှာတပြည့်ပြည့်နဲ့သွားရအောင်ရလိမ့်မယ်ဘေးအတိုက်ခိုက်နေနေခဲ့ရင်ပေါ့အတိုက်ခိုက်ကြတာဘာတွေတိုက်ခိုက်တယ်လဲဆိုရင်ခုနပြောခဲ့တဲ့ကမ္မတုကအနေတိုက်ခိုက်မှုအတ္တကိလေသာအနေတိုက်ခိုက်မှုမရှိရင်ဒီလမ်းပေါ်ကိုမြေကြီးမှာပြိပြာလမ်းပေါ်တက်တဲ့အခါမှာလွယ်တယ်အတိုက်ခိုက်ကြည့်တဲ့သားတွေသမီးတွေပြည်ပြည်ဥစ္စာဆိုတဲ့ကမ္မတုကတွေကတိုက်ခိုက်နေမယ်ဆိုရင်အဲ့ဒါမလွယ်ဘူးမြေကြီးမှာလမ်းပေါ်မတက်နိုင်ဘူးအတ္တကိလေသာဟိုဟာတွေနဲ့အချိန်ကုန်ပြီးတော့ပင်မနေမယ်ဆိုရင်လည်းပဲမြေကြီးမှာပြိပြာလမ်းပေါ်ကိုမတက်နိုင်ဘူးတဲ့သူတို့ရဲ့တိုက်ခိုက်မှုကိုတော့လွတ်အောင်ကြောင်းတင်းရလိမ့်မယ်လွတ်အောင်ကြောင်းရမယ်တဲ့ဘာနဲ့ကြောင်းလဲစိတ်နဲ့ကြောင်းတိုင်းနဲ့ကြောင်ပြီးတော့မြေကြီးမှာလမ်းပေါ်ကိုယ်စိတ်ကိုရောက်အောင်လာတင်ပေးတဲ့တင်ပေးလို့ချင်းအဲ့ဒါရလာလိမ့်ခဲဒီတော့ဒီအားနဲ့ပတ်သက်ပြီးတော့ဖြစ်ချင်တာနဲ့ဖြစ်ချင်တာနဲ့နော်ဒီဘက်ကိုလှည့်ချင်တာသဘောတရားနှစ်ချက်တချို့ကနိဗ္ဗာန်ကိုမြင်မြင်လိုက်တာနိဗ္ဗာန်ကိုရကျင်လိုက်တာနိဗ္ဗာန်ရတဲ့ပုဂ္ဂိုလ်ဟောအခုသောတာပန်တဂရဂံအနာဂံဖြစ်ချင်လိုက်တာအဲ့ဒီလိုဖြစ်ချင်မှုဆိုတဲ့သဘောတရားမှာတောင်းတကျက်ဆိုတဲ့လောဘပါးလားမပါဘူးပါတယ်အဲ့ဒါတတိထားမယ်ချက်ဖြစ်ချင်နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဖြစ်ကုန်မဖြစ်ဘူးလားဟုတ်တယ်ဖြစ်ချင်မှုမှာလိုလားတောင်းတမှုကြီးရရှိအာယုံလိုချင်တဲ့သဘောတရားဆန္ဒလို့ပြင်ပြပေမယ့်အဲ့ဒီဆန္ဒဟာဖြစ်ချင်မှုဆိုတဲ့သဘောတရားမှာဖြစ်ယုံများတက်တက်ကလေးအခုမိမိတို့ရဲ့အတွေးထဲမှာနိဗ္ဗာန်ကိုငြိမ်းချမ်းရေးတရားကြီးပဲငြိမ်းချမ်းတဲ့တရားလွတ်မြောက်တဲ့တရားဆိုတော့ငြိမ်းချမ်းမှုလွတ်မြောက်မှုကြီးရခြင်းလားမရခြင်းလားဆိုရခြင်းလိုက်တာလို့စိတ်တရားဖြစ်ခြင်းဖြစ်အဲ့ဒါလို့ပြင်တော့မာပြီးရမရအောင်မရတာ။ဘာနဲ့ဖြစ်ခြင်းလိုက်တာရခြင်းလိုက်တာဆိုတာဘာသဘောတရားလဲဆိုရင်လောဘသဘောတရား။အဲ့ဒါလို့လောဘသဘောတရားနဲ့နိဗ္ဗာန်ဘက်ကိုလှည့်နိဗ္ဗာန်ကိုအာရုံပြုရတာဒီမြေကြီးမှာလမ်းကြောင်းမဟုတ်ဘူးတက်လို့မရလောဘဆိုတဲ့အသွန်ဟာလောဘဒီငါကောင်းသားရေးအတွက်အဲဒီလောဘဖြစ်တဲ့အချိန်ကမှငါကောင်းသားရေးအတွက်ဆိုတဲ့ဒိဋ္ဌိလည်းပဲပါဒီတော့အဲ့ဒီအဘိဓမ္မာဒေသနာတော်အရကိုခုနဖြစ်ခြင်းမှုကိုဝေဖန်ကြည့်လိုက်ရင်ဓမ္မတ္တဒေသနာတော်အရကြည့်လိုက်ရင်ဖြစ်ခြင်းနေတယ်လိုချင်နေတဲ့လောဘကာမတုခအသွန်ပဲဒါလေးရရင်သိကောင်းမှာပဲဆိုတော့ကာမတုခအသွန်ပဲဘသူအတွက်လဲငါအတွက်ဒိဋ္ဌိအစွန်အတ္တကိလေသာအဲ့ဒါလို့အစွန်နှစ်ဖက်ကအဲ့ဒီမှာလာပြီးတော့သဘောတရားရေးရရလာဝင်နေဝင်တဲ့အခါကျတော့နိဗ္ဗာန်ရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုရင်ရအောင်မရအောင်ဖြစ်ကုန်မှုတွေဘာဖြစ်လို့လဲဓမ္မစကြာရကြည့်ရင်အစွန်နှစ်ဖက်ပေါ်တင်နေတဲ့အတွက်ကြောင့်အဘိဓမ္မာလီရကြည့်ရင်အာဟုတုဖြစ်နေတဲ့အတွက်ကြောင့်လောဘဆိုတဲ့အာဟုတုဒိဋ္ဌိဆိုတဲ့အာဟုတုဖြစ်နေတဲ့အတွက်ကြောင့်ဒီတော့နိဗ္ဗာန်ဘက်ကိုနိဗ္ဗာန်ကိုဥတည်နိုင်မှုအတွက်စိတ်ကိုဘယ်လိုထားရမလဲဆိုတော့ဥနေတဲ့အခါကျရင်အေးဘက်ကိုလှည့်လှည့်နေတာနော်အပူကိုစွန့်နေတယ်အေးဘက်ကိုလှည့်နေအပူကိုစွန့်ပြီးတော့အေးဘက်ကိုလှည့်နေအဲ့ဒါဆိုရင်ရောက်နေတယ်လှည့်နေတာရခြင်းတာလားဆိုတော့မဟုတ်ဘူးဟိုဟာကြီးကိုရခြင်းလို့မျှော်ဖို့တဲ့သဘောတရားမဟုတ်ဘူးဒီအပူကနေလွတ်အောင်ထွက်ပြေးမယ်ဆိုတဲ့သဘောတရားအပူကနေလွတ်အောင်ထွက်ပြေးတာနဲ့ဒီတိုင်းနဲ့ပဲပဲရောက်တယ်အေးဘက်ကိုရောက်ဒီတိုင်းပဲသွားတယ်အဲ့ဒါလို့လက်ချင်းနေဆိုတဲ့သဘောဝရှိမှာမလက်ချင်းပါဘူးဆိုရင်တော့မလက်ချင်းပဲနဲ့ဒီအပူကနေပြီးတော့ဟိုအေးရချင်ပါတယ်ရချင်ပါတယ်ဆိုရင်ရပါမလားမရဘူးရချင်ပါတယ်ဆိုရင်တော့မရလက်ချင်းနေဆိုပြီးတော့ဥပေါင်းတယ်လိုက်အပူဟောပူမှလည်းပဲပထမဆုံးသိရမှာအဘူဝဘူမန်သိတယ်ဆိုတာအခုဒီသစ္စာလေးပါးနဲ့ပြန်ထည့်ကြည့်ရင်ဒုက္ခသစ္စာကိုမြင်တာဒုက္ခသစ္စာကိုမြင်တဲ့အခါကျတော့ ဒီဒုက္ခနဲ့ဒုက္ခဖြစ်ကြောင်းဆိုတဲ့သမုဒိယသစ္စာကိုလည်းမြင်တာသမုဒိယအဘူးဒီဘူးကြောင့်ဒုက္ခဖြစ်နေတယ်အဲ့ဒါကိုဒုက္ခဖြစ်နေတာကိုသိပြီးတော့သမုဒိယဘူးကိုမြင်တဲ့အခါမှာဒီဘူးကြီးစွန့်ရင်တော့ကောင်းမှာပဲဒီဘူးကနေအေးရကိုပြေးချင်ပါတယ်ထွက်ချင်ပါတယ်ခွာချင်ပါတယ်ဆိုတော့ညံပေါ်လာအဲ့ဒါလို့လဲချင်လာပြီလဲလိုက်ပြီဆိုရင်ဘယ်ပဲရောက်မလဲအေးဆိုတော့နိရောဓသစ္စာပဲရောက်မယ်ဒီတော့နိဗ္ဗာန်ဆိုတဲ့နိရောဓသစ္စာအဲ့လိုရောက်ဖို့ရန်အတွက်မဂ္ဂသစ္စာဆိုတဲ့ဒီလမ်းကြောင်းပေါ်လျှောက်တဲ့အခါမှာဖြစ်ခြင်းနဲ့စိတ်နဲ့လျှောက်လို့တော့ရပါမလားမရပါဘူးဖက်ခွာခြင်းနဲ့လွမြောက်ခြင်းနဲ့လဲခြင်းနဲ့ဆိုတဲ့သဘောတရားနဲ့လျှောက်ရင်တော့ရောက်လာလိမ့်မယ်ဒါလည်းပဲဘုဒ္ဓတာဖြင့်မှတ်တာညာသောအပြင်အဲ့ဒီမှာဇဝေဇဝါဖြစ်တာများတယ်နိဗ္ဗာန်ကြောင်းပြောလိုက်တော့သိလို့ခြင်းတာပဲတရေတွေပါတယ်ကြားတယ်များများတယ်အဲ့ဒါဆိုရင်တော့မရဘူးကမှတ်ပြီတော့ကိုယ်မှရှိနေတဲ့အပုဟိုသတိထားကြည့်အပူမီးတွေဟလိုက်မယ်အများရန်ဟနေတာလောဘပူဟာဒေါသပူဟာမောဟပူဟာအပူဟာတရားမဟုတ်ဘူးလားတခါတည်းရန်မာနဖြစ်ခြင်းဖြစ်မယ်တခါတည်းရန်လည်းပဲအယူမားတဲ့တန်တရားတွေနဲ့ဇဝေဇဝါနဲ့ဟိုးစိတ်တွေပင်ပန်းနေလိမ့်မယ်အဲ့ဒီအပူကနေလွတ်ထင်လိုက်တာဆိုလို့ချင်းလဲ့တော်မယ်အဲ့ဒါဘယ်ပဲလဲ့မယ်နိဗ္ဗာန်ပဲလဲ့တော်မယ်လဲ့ခြင်းနဲ့တဲ့အပူကနေအေးဘက်ကိုလဲ့ခြင်းနဲ့အဲလဲ့ခြင်းတော့အဲ့ဒါမှန်မိတာမှတ်ပြီဒီဘူးလေးတွေဆွန့်လိုက်ကြပါလေဆွန့်ပြီးတော့အဲ့ဒီအပူကိုဆွန့်ခြင်းရင်းပြီးပြင်လျင်နိဗ္ဗာန်ကိုရကြခြင်းလူခြင်းချင်းသဘောတရားပဲတဲ့နိဗ္ဗာန်ဘက်ကိုလှည့်ခြင်းပဲဘောလုံးခံစားရတဲ့ခုအနေနဲ့လူခြင်းနေတာတော့ဒါပါလို့ပြောလေလောဘအဲ့ဒီနည်းနဲ့ကတော့ရပါမလားမရဘူးဒါကြောင့်မလို့သုတောင်းကံမပါနဲ့တဲ့သုတောင်းကံမှာတော့လူခြင်းနေဆိုတဲ့သဘောဟာပါပြီးသားပဲသုတောင်းကံမပါနဲ့လို့ခြေတော်ဟာသုတောင်းနေမှာလားဆိုတော့အသင်းမြင့်တဲ့အပိုင်းမှာမဟုတ်ပါဘူးအသင်းနှိမ့်တဲ့အပိုင်းမှာတော့မှန်တယ်လူတိုင်းအသင်းမြင့်လားဆိုတော့မမြင့်မမြင့်တော့အတန်းစားတခုတာရှိတာမန်တန်းမှာရှိဘုရားဘာသာရေးတာမန်တန်းမှာဗာမရိညာမတိဘုရားဘာသာအတန်းမှာတော့သုတောင်းပေးနေရမှာပဲသုတောင်းပေးရနေပြီးတော့သူတို့ကဒီဘက်နဲ့တစ်ဖက်နီးကြတယ်နီးကြလာရနေပြီးတော့တစ်ဖက်ဖြစ်သိပြီးတော့အဲသုတောင်းကားနေပြုတ်ပြီးတော့အလုတ်ခံဘက်ကိုဝင်အဲ့ဒီဘက်ကိုသွားမတိခင်ကတော့မတိတဲ့အချင်းမှာတော့လိတ်မိတာသုတောင်းသုတောင်းရင်းဖြင့်ရနိုင်တယ်လို့ယုံပြီးတော့သုတောင်းအဲ့ဒီကနေမှတဖြည်းဖြည်းနဲ့သူတက်လာတယ်အဲ့ဒီလိုမှမဟုတ်ရင်တော့ဒီဘက်ကိုတော့ကပ်ဖို့လွယ်ပါ့မလားမလွယ်ဘူးပထမဆင်းမှာတော့အဲ့ဒီတိုင်းနဲ့သွားတယ်အဲ့တော့သုတောင်းနေတဲ့ပုဂ္ဂိုလ်ကိုကြည့်ပြီးတော့သွားပြီးတော့အပြစ်တော့မပြောလိုက်ပါနဲ့တဲ့သူအသိဉာဏ်အားလျော်စွာသူလုံနေတာတဲ့သူတို့လုံတဲ့အမှုဟာကုသိုလ်တော့ဖြစ်ပါလေအကုသိုလ်ရောနေတဲ့ကုသိုလ်ပေါ့အနုတ္တိယလက်တွင်ကကုသိုလ်ဥပါဒလက်တွင်ကကုသိုလ်ဆိုပြီးတခါပြောခဲ့တယ်ဥပါဒလက်တွင်ကကုသိုလ်ဥပါဒနဲ့ခန္ဓာပြောတော့မှအဲ့ဒါပါခဲ့တယ်လို့ထင်တာပဲဥပါဒလက်တွင်ကကုသိုလ်ကဒုက္ခကိုပယ်တဲ့ကုသိုလ်နဲ့ဒုက္ခဝယ်တဲ့ကုသိုလ်ဆိုပြီးတော့အဲ့ဒါဟောဥပါဒနဲ့ခန္ဓာတော့မှပြောခဲ့တယ်ဆဲပါသလားမပါသလားတော့မပြောတတ်ဘူးတဏှာရာမှာတော့ပြောမိတယ်ဥပါဒံနဲ့ငါဆွဲနဲ့ပေါ့သာသမိသတိမြာဆွဲနဲ့ခုနပြောတဲ့လူကောင်းဆိုတဲ့အချက်မှာငါတို့ကောင်းဖို့အတွက်အလူဒါနတွေလုပ်ပါတယ်ငါတို့ကောင်းဖို့အတွက်အလူဒါနလုပ်တယ်ဆိုတော့အဲ့ဒီအလူဒါနရဲ့အကျိုးဟာပြန်ရတာပါပဲပြန်ရတော့ဒီလိုပဲဘဝကြီးပြန်ရပြီးတော့ဘုနာတိဒုက္ခတွေခုပြောခဲ့တဲ့ဒုက္ခသစ္စာအတုံးလိုက်ပြီးပဲပြန်ပြီးတော့လက်ခံရရှိလက်ခံရရှိတော့ဒီလိုကုသိုလ်မျိုးဒီဒုက္ခကိုပယ်တဲ့ကုသိုလ်လားဒုက္ခကိုဝယ်တဲ့ကုသိုလ်လားဆိုဒုက္ခကိုဝယ်တဲ့ကုသိုလ်တချို့အသိဉာဏ်နည်းနည်းနဲ့ပုဂ္ဂိုလ်အမကျေနပ်ကြအောင်သူတို့မကြိုက်ကြဘူးဒီကုသိုလ်ကဒုက္ခကိုဝယ်ယူတဲ့ကုသိုလ်ပါဆိုတော့သဘောမကျကြဘူးအနုတ္တိယလက်တွင်ကကုသိုလ်လို့လည်းခေါ်တယ်အနုတ္တိယဆိုတာကတော့မရှင်းပြရသေးတော့သိသဘောပေါက်မှာမဟုတ်သေးဘူးဥပါဒံလက်တွင်ကကုသိုလ်အစွဲတွေနဲ့ပြုလုပ်တဲ့ကုသိုလ်ဟာအဲ့ဒါအဲ့တိုင်းလားအစွဲတရာငါစွဲသူစွဲဘုံဘွားစွဲပုဂ္ဂိုလ်စွဲနာစွဲသမီးစွဲပြည့်စည်စွဲဘလောဘဲစွဲစွဲအဲ့ဒီစွဲတွေဘယ်ကလာလဲအမတ်တင်ညာလာတယ်ဆိုတာလည်းပြောခဲ့ပြီးပြီမှတ်ထားတာဟိုဒါလူပဲကငါပဲကတို့ပဲကဟိုဟာပဲကဒီဟာပဲကဆိုတဲ့အမတ်တွေကြောင့်အဲ့ဒီအမတ်တွေနဲ့ပဲပါလို့လဲစွဲထားကြအာလူပဲခွေးကြောင့်ကျင့်ငယ်တိရစ္ဆာန်ပဲပုဂ္ဂိုလ်သတ္တဝါပဲယောက်ျားမိမပဲအဲ့ဒါလို့စွဲတယ်အဲ့ဒီစွဲတွေကြောင့်တို့ဘွားကောင်းစားရေးအတွက်တော့ကောင်းမှုကုသိုလ်လုပ်ရမှာပဲဆိုရင်အစွဲနဲ့လုပ်တဲ့ကုသိုလ်ဥပါဒံပူတည်တဲ့ကုသိုလ်ဘာကုသိုလ်လဲလို့မေးရင်ဒုက္ခကိုဝယ်တဲ့ကုသိုလ်အဲ့ဒီဒုက္ခပဲပြန်ရတာဘုရားကတော့မလို့ခြင်းမဘူးတဲ့မလို့ခြင်းလို့သာလျင် तू ကဒီလိုဟောတာဒုက္ခကိုပယ်တဲ့ကုသိုလ်မျိုးဖြစ်အောင်ကြိုးစားတယ် ယောဂဘုပဲလေသူ့လိုမျိုးဆိုတော့သွေးတွေလွတ်ပြီးတော့ပြုလုပ်ပါတယ်ပြုလုပ်ချက်ကိုပဲခရင်လိုက်တယ်ပြုလုပ်ချက်ကိုပဲခရင်လိုက်တယ်ပြုလုပ်ချက်ရဲ့ကောင်းမွန်မှုကောင်းတဲ့လုပ်မလို့လုပ်တာပါဆိုတဲ့အခြေအနေမျိုးရောက်အောင်လုပ်လိုက်ငါအတွက်သူ့အတွက်ပုဂ္ဂိုလ်အတွက်တောက်ကြမိမအတွက်ဒီလိုအမတ်တင်ညာတွေနဲ့ထားပြီးတော့အမတ်အေးတွေနဲ့ထားပြီးတော့မလုပ်တော့နဲ့တဲ့မလုပ်တော့နဲ့တဲ့ဘူးမှလမ်းပြက်နေတဲ့လမ်းပြင်လိုက်တယ်ငါကောင်းစားရေးအတွက်လည်းမဟုတ်ဘူးဒီလမ်းပြင်းတဲ့အတွက်ကြောင့်ငါတို့ပြန်ပြီးတော့အဲဂျူဒီယာရပါလို့အသက်ရှည်ရပါလို့လမ်းဟောင်းပြင်းအသက်ရှည်တယ်ငါလွင်ရင်အသက်ရှည်တယ်အဆောင်ပေါင်းပြင်းအသက်ရှည်တယ်ဆိုပြီးဟိုဝတ္တဗမင်းထုံးနှလုံးမူပြီးအဲ့လိုလောက်တဲ့ပုံစံမျိုးမဟုတ်ပဲနဲ့လမ်းပြက်နေတယ်များသွားတာဒုက္ခရောက်မှာပဲပြင်းတယ်กว่าဆိုရင်ဒါကိစ္စပြီးသွားတာပြင်းပြီးသွားတော့အဲ့ဒါလက်ကြည့်မနေနဲ့စဉ်းစားမနေနဲ့တဲ့ဒီကုသိုလ်လည်းပဲတကယ်မြင့်ခင်ပါတယ်ဆိုရင်အဲ့ဒီကုသိုလ်နော်အသင်မြင်နေပါလေဆိုရင်အဲ့ဒီကုသိုလ်ရဲ့အဲ့ဒီကုသိုလ်ရဲ့အကျိုးကိုဘာမှမစဉ်းစားရဘူးဒီကုသိုလ်လည်းပဲထပ်ပြီးတော့ပြန်ပြီးတော့ဒီကုသိုလ်ရဲ့အကျိုးပေးလေးရမှာပဲဒီကုသိုလ်လေးကိုပွားထားမှဆိုပြီးဆိုတဲ့သဘောတရားလည်းပဲမရှိရတော့ဘူးတဲ့ဘယ်ပုဂ္ဂိုလ်ရဲ့သဏ္ဍာန်ဖြစ်လဲဆိုဘုရားရဟန္တာရဲ့သဏ္ဍာန်မှာဒီတိုင်းဖြစ်တယ်အကယ်၍များဘုရားကြီးကနော်ဒါလေးကိုနိုင်ချင်ကြီးစဉ်းစားကြည့်ဝေဖန်ကြည့်ဘုရားကသူ့ဘဝမှာဘုရားသခင်ရဲ့နောက်ပိုင်းကောင်းမှုတွေမျိုးမျိုးသူလုပ်တရားဟောတယ်အကြီးကျယ်ဟောတာအဲ့ဒီကောင်းမှုကုသိုလ်ရဲ့အကျိုးပေးလေးကိုပြန်လက်ခံအောင်မယ်ဆိုဘုရားသခင်ကျွတ်နိုင်လွတ်နိုင်ပါ့မလားမကျွတ်နိုင်မလွတ်နိုင်ရောဘူးသူလက်မခံဘူးသူတို့ပြုလုပ်လိုက်တဲ့ကုသိုလ်ဟာကောင်းမှုဆိုတဲ့အတွက်ကုသိုလ်ဆိုတဲ့အမည်တတ်ခွင့်မရတော့ဘာဖြစ်လို့တတ်ခွင့်မရတော့တာလဲဆိုတော့ပြုလုပ်ရုံများတယ်အကျိုးကိုမမျှော်ဘူးအဲ့ဒီအကျိုးကိုလိုချင်တယ်ဆိုတဲ့သဘောတရားမရှိဘူးကောင်းတဲ့အလုပ်မလို့လုပ်ပါတယ်ဆိုတော့အလုပ်ကိုပဲဂရုစိုက်တယ်။ရရှိလာမယ့်အကျိုးကိုဂရုမစိုက်တော့တဲ့အတွက်လက်မခံတော့တဲ့အတွက်ရလာမယ့်အကျိုးတွေအားလုံးသွန့်လိုက်တဲ့အတွက်ကြောင့်ဘုရားဟာပြိဋိဘံဆန်သွားတယ်။သူ့ဘဝဇတ်တိထုတ်ငြိမ်သွားတယ်။အကယ်၍များသူပြုလုပ်တဲ့ကုသိုလ်ကောင်းမှုလေးကိုကုသိုလ်ကောင်းမှုရဲ့အကျိုးလေးကိုလက်ခံနေဦးမယ်ဆိုရင်သူခုတည်းကတလဲလဲနဲ့ရှိနေဦးမှာပဲ။ရှိနိုင်လားမရှိနိုင်လား။ဒီတိုင်းပဲဒါအချင်းချင်းသဘောတရားပါတဲ့အဲ့ဒါကိုမိမိတို့လက်ခံထားကိုလည်းပဲကုသိုလ်ကောင်းမှုတွေလုပ်နေကြတာဗျူးဆိုင်နေပါနဲ့တဲ့ရလာမယ့်အကျိုးတွေဘယ်တော့မှဗျူးမဆိုင်ဘူးနော်လူရတန်းနဲ့ဆိုပြီးတော့နောက်ကဝေဖန်ရေးတွေလိုက်နေနေတဲ့မလုပ်ခင်မှာတော့စဉ်းစားရတယ်ယုတ်တာယုံကြည်မှုနဲ့ကုသိုလ်ကောင်းမှုကိုယုံကြည်တဲ့အလူခံတဲ့ဘက်ကိုလည်းယုံကြည်တဲ့ကုသိုလ်ကောင်းမှုရဲ့ကောင်းတယ်ဆိုတဲ့သဘောတရားကိုလည်းယုံကြည်တဲ့ကောင်းမျိုးတွေရှိတယ်ဆိုတာလည်းယုံကြည်တဲ့ယုံကြည်ချက်ကတော့စထွက်တာပဲယုံကြည်ချက်နဲ့အဲ့ဒီမှာအဋ္ဌဉာဏ်လေးထည့်ပေးတာယုံကြည်တာကတော့ကုသိုလ်ကောင်းကောင်းတာလုပ်ရင်လူလိုက်တန်းလိုက်ရင်ကောင်းတယ်ဆိုတာယုံကြည်ပြီးသားဆိုတော့ကောင်းမှုကိုလုပ်ချင်နေကြတာပဲလုပ်ချင်တဲ့ပုံစံတွေအများကြီးရှိကြတာဒါပေမဲ့ပညာတော့ထည့်ပညာဆိုတာအဋ္ဌဉာဏ်ပေါ့အသုံးသေးဤမတည့်ဤအကျိုးရှိမရှိဆိုတာထည့်ပေးရနော်အသုံးသေးဤမတည့်ဤအကျိုးရှိမရှိမထည့်လို့ချင်းဟောလည်းပဲတိုင်လို့လမ်းပေးတော့မှတပိတ်လေးနဲ့ပိုက်ပြီးလိုက်ရနေတာဒီလည်းထည့်ပေးလိုက်မှာထည့်ပေးလိုက်တဲ့အခါကျတော့ဒီကြစဉ်းစားကြည့်ရင်ကိုယ်ကသရတရားနဲ့ကုသိုလ်ရတယ်ကောင်းမှုကုသိုလ်တော့ဖြစ်တာပေါ့တတ္တာဆိုတဲ့ဥသိပြီးတော့ကုသိုလ်ကောင်းမှုဖြစ်တယ်ပညာမပါတဲ့အတွက်ကြောင့်ဟိုဘုရားရဲ့တမချက်ထဲမှာဒီလိုလိုက်ပြီးတော့လုံနေရတဲ့လုပ်ငန်းတွေပါတာမှမဟုတ်ဘူးလုံနေရတဲ့လုပ်ငန်းမပါတော့အဲ့ဒီပုံစံတွေကိုသွားပြီးအပြားမြောက်ပြုလုပ်ရင်ဘုရားရဲ့ဟိုအတိုင်းဝိုင်းကိုဖျက်ဆီးရအဲ့ဒီသဘောတော်တက်ရောက်ပါတယ်ဥပမာရပြောရင်တော့အသိပင်မလုပ်ရလဲရေလောင်းအဲ့ဒီသဘောမျိုးတက်ရောက်ပါတယ်။ဟောလည်းပဲတိုင်းမှာလိုက်ရနာကိုယ်လေးတွေကြီးရတဲ့သူဥစဉ်ကြီးအားခက်ရွယ်ရွယ်တွေလည်းကြီးကြတာပဲ။အဲ့ဒီလိုကြောက်ပြီးတော့လူခံနေရင်ကိုကတော့တရားတရားရလူလိုက်တာပဲ။ကုသိုလ်တော့ကုသိုလ်ဘောကိုဘက်ကတော့ကုသိုလ်ဘော။ဒါပေမဲ့တစ်ဖက်ကိုပညာဉာဏ်မထည့်လိုက်တဲ့အခါကျတော့တစ်ဖက်မှာဘလောက်ထိခိုက်သွားတယ်လဲဆိုတာထိခိုက်သွားနိုင်တယ်တဲ့။သာသနာထိခိုက်နိုင်လားမထိခိုက်နိုင်ဘူး။ဒီကိန်းနဲ့ဒါလို့ရမှန်သိလို့ချင်းနောက်ပိုင်းကျတော့အထောင်သမားတွေကအကုန်လုံးအဲ့ဒီဘက်ကိုသွားပြီမမှန်ကန်ကန်ကြည့်ညာမဲ့ဘိုင်ဘက်ကိုမကြည့်ညာကြတော့ဘာတလို့ဘာတလို့လူသာပဲကွာလူရနေတာပဲဆိုပြီးတော့အဲ့ဒီဘက်ကိုလိုက်ကုန်ဟောတဲ့အကုန်ပြည့်စည်ကုန်ကြအောင်အဲ့ဒါမျိုးတွေဖြစ်တတ်ပါရဲ့တဲ့မရာတရားနောက်မှပါထည့်ရမယ်ပညာနဲ့ပညာနဲ့အစင်းစားမယ်ဝေဖန်မယ်နော်စင်းစားဝေဖန်ပြီးတော့မှလူရပါမယ်တဲ့နားမလဲလို့ချင်းမေးုံမရမေးရမေးမြန်ပြီးတော့မှနော်စုံစမ်းပြီးတော့မှအလုပ်ပါမေးမြန်းစုံစမ်းဆင်ခြင်ပြီးတော့မှအဲ့ဒီလိုယုံကြည်မှုသရာတရားနဲ့ပညာနဲ့ရောတော့မှကိုယ့်ဘက်ကောသူ့ဘက်ကောနှစ်ဦးနှစ်ဖက်လုံးသာပြည့်ပြည့်ဝဝအကျိုးရှိမှာတဲ့ မဟုတ်လို့ရှိရင်တော့ခုနပြောခဲ့တဲ့ကိုယ်ဘက်ကတော့ကုသိုလ်ကောင်းမှုဖြစ်ပါရဲ့တစ်ဖက်မှာပြည့်စည်တဲ့ဆုံးဆုံးနဲ့နင့်နာတယ်ဆိုတဲ့အပိုင်းရောက်နိုင်လားမရောက်နိုင်လားရောက်နိုင်တယ်တဲ့အဲ့ဒါလည်းသတိထားပါပေါ့ကဲဒီတော့အခုဒါတွေနဲ့ပတ်သက်ပြီးတော့ခုနကပြောခဲ့တဲ့လိုချင်တာနဲ့လှည့်ချင်တာလှည့်ပြီးတော့ထွက်ချင်တာနဲ့လိုချင်ရချင်နေတာဆိုတဲ့သဘောတရားမတူဘူးဆိုတာမှတ်ပါတဲ့လိုချင်ရချင်နေတယ်တမျောမျောနဲ့ဆိုရင်တော့ဒါလောဘပဲအဘူဟာနေအေးချင်တယ်ထွက်ချင်တယ်လွတ်မြောက်ချင်တယ်ဆိုရင်တော့အဲ့ဒါနိဗ္ဗာန်ဘက်ကိုလှည့်ချင်မယ်အဲ့ဒီနီးနဲ့တော့ရောက်နိုင်မယ်တဲ့မြေကြီးမှလမ်းပေါ်ကိုတက်နိုင်လိမ့်မယ်ဒါလည်းဘုရားတပည့်မှတ်ပေါ်အဲ့တော့ဒီမှာမဂ္ဂသစ္စာမှာအခုပြောတဲ့သဘောတရားဒီဘယ်နှချက်လဲ၅ချက်အဲ့ဒီ၅ချက်ဟာမိမိတို့စိတ်ထဲမှာပူပေါင်းပါဝင်နေတဲ့အမြသူ့ရဲ့အရေးသွေးသူ့ရဲ့လောက်ဆောင်ချက်ရှိနေတယ်တဲ့သူ့ရဲ့လောက်ဆောင်ချက်က၄ချက်သူ့ရဲ့လောက်ဆောင်ချက်၄ချက်ဟာဥပမာအဖြစ်ပြောရင်ဟိုလေတစ်စီးဥပမာနဲ့ပေါ့လေလေးကဒီဘက်ကမှကတ်နေတဲ့လေလေးအဲ့ဒီလေလေးပေါ်မှာလူတွေတက်ကြဂုံပြီးပြီးတင်ရလေရတကားလည်းတော့ဖတ်ပြီးတော့ဟိုဘက်ကံကိုသွားဟိုဘက်ကံကိုသွားတော့ဟိုဘက်ကံကိုရောက်လည်းရောက်တော့လူရီယာဟိုဘက်ကံမောကိုတက်သွားပြည်ပြုတ်သားလေးတွေတုတ်ကိုထမ်းပြီးတော့အဲ့တော့ဒီလေလေးဟာအလုတ်ဘယ်နှမျိုးလုတ်သွားတယ်လဲဆိုတော့၄မျိုးလုတ်ဒီဘက်ကံကခွာတယ်ဆိုတဲ့အလုတ်ပဲဟိုဘက်ကံကိုကတ်တယ်ဆိုတဲ့အလုတ်သူကိုယ်တိုင်လည်းပဲဟိုဘက်ကံကိုရောက်သွားတယ်သူ့ဘောမှာတင်တဲ့လူရောပစ္စည်းတွေရောဟိုဘက်ကံကိုပို့ဆောင်လေလည်းပဲဟိုဘက်ကံကိုရောက်တယ်အပေါ်မှာပါတဲ့ပစ္စည်းတွေလူတွေကိုလည်းပဲဟိုဘက်ကံကိုပို့ဆောင်ပေးတယ်ဒီဘက်ကလည်းခွာတယ်ဘိုးဘက်ကလည်းကတ်တယ်ဘယ်နှချက်လဲ၄ချက်အဲ့ဒီ၄ချက်ဒီလေလေးဟာအဲ့ဒီလိုအလုပ်၄ချက်လုပ်တယ်လို့ပဲတဲ့မေဃသစ္စာလို့ခေါ်တဲ့ဒီမြေကြီးမှာပြိတာသဘောတရား၅ချက်ဟာလည်းပဲအဲ့ဒီတိုင်းနဲ့လုပ်လို့ဒီဘက်ကကိုခွာတယ်ဆိုတာဒီဘက်ကလို့ခေါ်တဲ့အပူတွေအလုပ်ဓာတ်တွေကိုသူကခွာပြီးပူလောင်မှုတွေလှုပ်ရှားမှုတွေကနေသူကဖက်ခွာဘက်ပါပြီးတော့ငြိမ်းအေးမှုဘက်ကိုကပ်ရောက်ဒီသဘောတရား၅ချက်ဒီငြိမ်းအေးမှုကိုသူကစီးဝင်လာတယ်ငြိမ်းအေးမှုမှာကပ်ရောက်ပြီးတော့သူကိုယ်တိုင်လည်းပဲသူတို့ဒီလည်းပဲငြိမ်းအေးမှုဒီမှာလာပြီးတော့ပူပေါင်းရတယ်အဲ့ဒီလေပေါ်မှာပါတဲ့လူလိုပဲပုဂ္ဂိုလ်သတ္တဝါတွေကိုလည်းပဲငြိမ်းအေးမှုဆိုတဲ့နိဗ္ဗာန်ရရှိရောက်ရှိနေတယ်အပူဝါးနေခွာခြင်းအေးဆိုကပ်ခြင်း၂ချက်အဲ့ဒီလိုကတ်တဲ့အခါမှာဘလူဟိုတဲထောင်သွားတယ်လဲဆိုတော့ယုံနာ၅ပါးယုံနာ၅ပါးဆိုတော့ပုဂ္ဂိုလ်တတ္တဝါလို့ခေါ်တဲ့ယုံနာ၅ပါးအဲ့ဒီနန္ဒရားထဲမှာသဘောတရား၅ချက်ကပါတယ်အဲ့ဒီ၅ချက်ဒီလည်းပဲနိဗ္ဗာန်ကံလို့တည်ဝင်တယ်အဲ့ဒီ၅ချက်ကနေတဲထောင်လာတဲ့ဉာဏ်နဲ့ယုံနာနေရာလည်းပဲနိဗ္ဗာန်ကံမှာအေးချမ်းမှုငြိမ်သက်မှုရရှိရတယ်မဂ္ဂသစ္စာရဲ့လှုပ်ဆောင်ပြည့်ဒီဘက်ကခွာတယ်ဒီဘက်ကဆိုတာကအပူဓာတ်အလုဓာတ်လို့ခေါ်တဲ့အပူဓာတ်အလုဓာတ်အဲ့ဒါတွေကဒီဘက်ကအဲ့ဒီကနေခွာပြီးတော့နိဗ္ဗာန်ဆိုတဲ့အရေးဓာတ်ဘက်ကိုသူကကတ်တယ်ဘယ်သူကပို့ပြတာလဲမဂ္ဂသစ္စာလေးလေးလို့ပဲဒီဘက်ကခွာပြီးဘုဘက်ကကတ်တယ်လို့ပဲအပူတွေကိုခွာလှုပ်ရှားမှုတွေကိုခွာပြီးတော့အငြိမ့်ဓာတ်အရေးဓာတ်စီလို့ပို့ဆောင်ပြီးတယ်ကတ်ရောက်ပြီးတယ်အဲ့ဒီလိုကတဲ့အခါမှာမာရိယရောက်ရှိသွားတာလဲနိဗ္ဗာန်ကိုတက်ဝင်သွားတာလဲဆိုတော့ယုံနာနေတဲ့အဲ့ဒီယုံနာမှာမေဃသစ္စာလို့ခေါ်တဲ့သဘောတရား၅ချက်လဲပါသွားတယ်။ကျန်တဲ့ဒုတိယနံတရားတွေလည်းပဲပါသွားပါတယ်တဲ့။လေပေါ်မှာလေကိုယ်တိုင်းဒီပြင်းနေနိဗ္ဗာန်ကြည့်လို့တော့ဘုဘက်ကံကိုကတ်တယ်လို့လေပေါ်မှာပါတဲ့လူတွေဒီကံမောကိုတက်သွားတယ်လို့အခုပြောခဲ့တဲ့အတိုင်းပဲယုတ်ဒီနန္ဒီဒီဘယ်ကိုတက်ဝင်သွားလဲနိဗ္ဗာန်ကိုတက်ဝင်သွားတယ်အဲ့တော့ဒါသူ့ရဲ့လှုပ်ဆောင်ပြက်ဟာအဲ့ဒီလိုရှိအပူကိုတတ်ခြင်းအေးသုတ်ကခြင်းငြိမ်းတာပေါ်ခြင်းဆိုပြီးတော့ဟိုတပတ်တုန်းကပြောခဲ့ကဲအဲ့ဒီမှာနောက်တစ်ပြီးကြာအချင်းသစ္စာနဲ့16ချက်ထဲမှာဘာပြထားလဲဆိုတော့ဒီမေဃသစ္စာရဲ့သဘောတရားမှာ၄ချက်ပြထားတာရှိဖျက်မြောက်ခြင်းနဲ့နော်ရရှိခြင်းနဲ့မြင်ခြင်းနဲ့အစိုးရခြင်းနဲ့အချက်၄ချက်ကိုသူကပြဖျက်မြောက်ခြင်းရရှိခြင်းမြင်ခြင်းအစိုးရခြင်းအဲ့လိုအချက်၄ချက်ပြတာကသူကဖျက်မြောက်ခြင်းနဲ့ နဂတိတ္တပထမချက်ကဘယ်ဟာနေမိမိတို့ကိုထွက်မြောက်စေတယ်လဲတဲ့တန်ត្រာဝုထင်းရကနေထွက်မြောက်စေတယ်တဲ့ဒီသဘောတရားဟာသဘောတရားကိုသာရအောင်ကြိုးစားဖို့နော်သူ့ရဲ့ရတဲ့ပိုင်းဆိုင်ရာကဒါအရှိကိုပြောပြဒါပေထဲမှာသတ်မှတ်ထားတဲ့ဘုရားဟောထားတဲ့အချက်ကိုပြောပြတန်ត្រာဝုထင်းရကဘာလို့လဲထွက်မြောက်စေတယ်သန္ဓရာဝုသင်ရကထွက်မြောက်စေတယ်ဆိုတော့သန္ဓရာမှာအနစ်တာရဟာသန္ဓရာမှာလည်နေခြင်းရဲ့အနစ်တာရဟာမိမိတို့သဏ္ဍာန်ထဲမှာရှိတဲ့ကိလေသာတရားတွေပဲကိလေသာတရားတွေရှိနေသမျှအဲ့ဒီအနစ်ရှိနေသမျှသန္ဓရာထဲမှာလည်နေဦးမှာမျိုးစည်းတွေကနေပင်အမြင်နဲ့မျိုးဆိုပြီးတော့အဲ့ဒီလိုလက်နေသလိုဒီမျိုးစည်းစရာလည်းပဲရှိပေါ့စဘာမှာဆိုလည်းပဲစဘာပင်ပေါက်ဖို့ရန်အတွက်အထဲမှာအနစ်အဆန်ရှိတော့မှအဲ့ဒီအနစ်အဆန်လေးဟာမျိုးစည်းတယ်အဲ့ဒီမျိုးစည်းလေးကနေပင်ပေါက်အသီးသီးအနစ်အဆန်လေးပြန်ပြီးနာတကာပင်ပေါက်အသီးသီးနဲ့ဒီလိုသွားတယ်တန်ត្រာလည်ရောလည်းဒီတိုင်းမှာမိမိတို့မှာကိလေသာတွေရှိလောဘဒေါသစတဲ့ကိလေသာတွေပရိစ္ဆာသမုပ္ပါယဆိုရင်တဏှာဥပါဒဏ်တွေပေါ့အဲ့ဒါတွေရှိနေတယ်ဝိသဒနာဥပါဒဏ်တွေအဲ့ဒီအနစ်ကလေးတွေရှိနေတော့အဲ့ဒီအနစ်ကလေးတွေကနေမျိုးကြီးလေးတွေကနေပြီးတော့ဘဝဆိုတဲ့အပင်ပေါက်အပင်မအဲ့ဒီနှစ်တရားတစ်ခါပြန်ထဲမလွတ်နိုင်ဘူးတဲ့အခုမေဃသစ္စာတည်းအဲ့ဒီအနစ်တွေကိုဖယ်ပေးလိမ့်မယ်တဲ့သန္တရာဝုသင်ရကထမြောက်ဖို့ရန်အတွက်ဤသလို့ခေါ်တဲ့သန္တရာကိုလည်းစေတတ်သောတဏှာလောဘအဝိဇ္ဇာတဏှာဥပါဒံအဲ့ဒီအပူဓာတ်တွေတမှုရိယသစ္စာတဏှာလောဘတွေဒီအနစ်တွေကိုသူဟာချုပ်ငြိမ်းစေလိမ့်မယ်ဖယ်ရှားပြီးလေအဲ့ဒီຢာရီကနေဖယ်ခွာလိုက်ပြီကွာဖက်မြောက်လိုက်မယ်လွတ်မြောက်စေလိုက်မယ်ဒီအချက်၅ချက်ကသိတဲ့မှာတွင်းတာအဲ့ဒီအချက်၅ချက်ကဒါဖန်ပြီးပြေးသွားလိုက်တယ်ဟွာလောဘကြီးငြိမ်းချင်လိုက်တာဒီလိုမဖြစ်လိုက်နဲ့ဒေါသကြီးကွာဒီဒေါသကြီးဒေါသကြီးမိမိတဏ္ဍမှာမဖြစ်ချင်ပါဘူးလောဘကူမဖြစ်ချင်ပါဘူးမဖြစ်ချင်ပါဘူးဆိုပြီးတော့အဲ့လိုကြီးပဲတွေးမနေနဲ့တဲ့။ဘာလို့ရမလဲဆိုတော့အခုအချက်၅ချက်ကိုစိတ်ထဲမှာရအောင်ကြိုးစားကြည့်တဲ့။အချက်၅ချက်ကစိတ်ထဲမှာရောက်နေရင်လောဘကူလည်းပဲငြိမ့်လိုက်မယ်။ဒေါသကူလည်းပဲငြိမ့်လိုက်မယ်။အမှန်ကိုမသိမမြင်ဘူးဆိုတော့ထုံတိုင်းချင်းအားနားတဲ့သဘောတရားလည်းလွတ်မြောက်လိုက်မယ်။အဲ့လိုလွတ်မြောက်ချင်းပြီးနေရင်မျိုးပိသအနစ်သာရတွေမှာလွတ်မြောက်ခြင်းနိဗ္ဗာန်လေသံသရာမှာထွက်မြောက်ခြင်းပဲတဲ့သူ့ရဲ့လောကောင်ပြက်သူ့ရဲ့အနစ်သာရဒီမေဃသစ္စာရဲ့ရလတ်မေဃသစ္စာရဲ့ရလတ်ဒီသံသရာမှာထွက်မြောက်ခြင်းခုနပြောတဲ့အနစ်တွေကိုသူကလောကရဲ့အနစ်ဖြစ်သောကိလေသာဘူဒတ်တွေကိုသူကဖယ်ရှားခြင်းဖယ်ရှားဖို့ရန်အတွက်ဖယ်ရှင်လိုက်တာကွာဖယ်ရှင်လိုက်တာကွာလိုက်မလုပ်ပါနဲ့တဲ့ဒီသဘောတရားငါချက်တာသိတဲ့ရောက်မှာဆွဲယူလိုက်ပါလေသူကဖယ်သွားပြီးလိမ့်မယ်တဲ့သဘောပေါက်လားသူကနေဖယ်သွားပေးလိမ့်မယ်တဲ့ဖယ်နိုင်တဲ့သွင်ရတ္တိရှိတယ်အဲ့လိုဖယ်ခြင်းကိုအဲ့လိုဖယ်ခြင်းကိုပဲသန္တရာမထမြောက်ခြင်းဆိုပြီးတော့သူ့ကိုအရင်သွေးပြပါရလပိုက်ဆိုင်ရပြပါထွက်တယ်နဲ့နောက်တစ်ခါရတယ်တဲ့ရတာပါရလေတဲ့ရတဲ့ပိုင်းမှာတော့အငိမ့်ဓာတ်ကိုရအငိမ့်ဓာတ်ကိုရအပူဓာတ်ကနေဖယ်လိုက်မှတော့ဘာကျန်ခဲ့မလဲအငိမ့်ဓာတ်ရဟိုရမှာတဲ့အဲ့လိုရောက်ဝင်ရတဲ့ဘသူကဖန်ပြီးပြည့်လေမက္ခသစ္စာပဲဖန်ပြီးပြည့်တဲ့လေအငိမ့်တာရကျင်လိုက်တာပါရကျင်လိုက်တာပါလုံးလို့ဖြစ်ပါမလားမဖြစ်ဘူးအဲ့လိုလည်းမလုပ်ပါနဲ့တဲ့ဒါကြီးကိုရကျင်လိုက်တာပါရကျင်လိုက်တာပါခုနပြောခဲ့တဲ့စကားတိုင်းအဲ့လိုလိုက်နေနေတဲ့ရကျင်တယ်ဘယ်လိုလိုက်လိုက်လို့ဝေးလို့ပဲရအောင်မရဘူးတဲ့အငိမ့်ရကိုရောက်ဝင်ရတဲ့ဘာလို့ရမလဲဒီအချက်၅ချက်ကိုစိတ်မှာပူပေါင်းပေးပါတဲ့ပါဝင်ပေးပါတဲ့ပညာဆိုတဲ့မံကိုသိခြင်းမံကိုတွေးနိုင်ခြင်းဝိရိယဆိုတဲ့အဲဒီမှာအမှန်တရားပေါ်မှာပဲစိတ်ကိုတည်နေအောင်သွန်ထားပေးသွန်ထားတဲ့အတိုင်းစိတ်ကတည်နေတည်နေတဲ့အတိုင်းပဲပေါ်ဝင်ထင်ရှားသတိရပြီးတော့မမေ့မပြောက်ဘူးဆိုရင်အဲဒါငြိမ်းချစီကိုသူကတွန်းဖို့ဝေးလိမ့်မယ်တဲ့ခုနလေးလေးဒီဘက်ကခွာယူဘက်ကကတ်တယ်လို့ပဲအဲဒီဥပမာအတိုင်းပဲဘာကိုရမလဲအငြိမ်းချက်ကိုရလိမ့်မယ်တဲ့ရဖို့ရမှာတဲ့ရခြင်းပါတယ်ရခြင်းပါတယ်သူ့လည်းမတောင်းနဲ့တဲ့စိတ်ကလည်းပဲရချင်တယ်လို့သွားမညွတ်နဲ့။ခဲဒီတော့မေဃသစ္စာဆိုတဲ့သဘောတရားငါးချက်သာစိတ်ထဲမှာရအောင်သာရှင်းကြည့်ပါတဲ့။ရှင်းရင် तू ကနေအဲ့ဒါကိုအငိမ့်ဓာတ်ကိုရအောင်ဖန်တီးပေးသွားလိုက်မယ်။ဒါနံပါတ်1သူ့ရဲ့ရေးသွေး။နံပါတ်3ကျတော့မြင်ခြင်းနဲ့ ဘာဝမြင်လဲဆိုတော့ခုနအငြိမ်းဓာတ်ကိုရတာနဲ့ဒီပိုင်းနဲ့နိဗ္ဗာန်ကိုမြင်တာပဲဘာဝမြင်လဲဆိုနိဗ္ဗာန်ကိုမြင်တယ်အဲဘာဝမြင်လဲဆိုတော့တစ္ဆာလေးပါးကိုမြင်တာတစ္ဆာလေးပါးကိုမြင်ရင်းမယ်အငြိမ်းဓာတ်ရတဲ့ပုဂ္ဂိုလ်ကတစ္ဆာလေးပါးကိုအကုန်လုံးတော့တော့မြင်သွားလိမ့်မယ်ဘလို့မြင်လဲဆိုတော့ဒီအငြိမ်းဓာတ်ရဲ့ဆန့်ကျင်ဘက်ဟာအပုဒ္ဒတ်အငြိမ်းဓာတ်ရဲ့ဆန့်ကျင်ဘက်ဟာဘာလဲအပုဒ္ဒတ်အငြိမ်းဓာတ်ကနိရောဓတစ္ဆာဆိုရင်အပုဒ္ဒတ်ကသမုဒိယတစ္ဆာအပူလည်းသိသွားတယ်အေးလည်းသိသွားအေးကိုမြင်တဲ့အတွက်အပူဆိုတာပေါ်လွင်ရင်ရသွားတာပဲဒီဘက်ကရေးလေးတဲ့လက်နဲ့လက်နိုင်ပြီးတဲ့အခါကျတော့ဟိုဘက်ကရေလွေးကပူမှန်သိသလားမသိလားသိတယ်အပူတော်ထဲမှာနေတဲ့လူကတော့အပူကိုအပူမှန်ပဲသိတယ်ဟောအေးဘက်ကိုသိနေတာဘုရားဟိုဘက်ကအပူကိုကြည့်လိုက်ရင်ပူမှန်သိသွားအဲ့ဒါလိုပဲတဲ့မြင်တယ်နေရတာဆိုတဲ့အေးကိုဣရဒတိသာကိုမြင်တဲ့အတွက်အပူဆိုတဲ့သမှုရတ္တသာကိုလည်းမြင်ဒီအပူကြောင့်ဖြစ်ပေါ်လာသောဒုက္ခတ္တသာကိုလည်းပဲသိမြင်တယ်အအေးကိုရောက်ကြည့်လာခဲ့တဲ့လမ်းကြောင်းမေဃတ္တသာကိုလည်းပဲမြင်တယ်အဲဒါလိုတ္တသာလေးပါးကိုမြင်ခြင်းဟာဘသူကလုံဆောင်ပေးတာလဲဆိုတော့မေဃတ္တသာဒီမြင်းကြီးမှပြိတာအချက်၅ချက်ကပဲလုံဆောင်ပေးတာလေးခုလုံးကိုသူကမြင်အောင်ဖန်တီးပေးလိမ့်မယ်မေဃတ္တသာရဲ့ရေသွေးသည်ရလက်ပိုင်းသည်သစ္စာလေးပါးကိုမြင်စေပါလိမ့်မယ်ဒီအချက်၅ချက်သာမိမိတို့စိတ်မှာပူပေါင်းပါဝင်အောင်ကြိုးစားကျင့်ကြည့်ကြိုးစားပြီးလေ့ကျင့်ကြည့်တဲ့အဲ့လိုကြိုးစားပြီးလေ့ကျင့်အချက်နဲ့ညီတာနဲ့တစ်ပြိုင်တည်းသစ္စာလေးပါးကိုဘာဖြစ်မလဲမြင်ရလိမ့်မယ်တဲ့အအေးကိုလည်းမြင်လိမ့်မယ်အပူကိုလည်းမြင်လိမ့်မယ်အေးကြောင့်ဖြစ်နေတဲ့ဒုက္ခအေးကြောင့်အေးကိုရောက်ကြည့်လာတဲ့လမ်းကြောင်းအပူကြောင့်ဖြစ်နေတဲ့ဒုက္ခအားလုံးကိုဘာဖြစ်မလဲမြင်လိမ့်မယ်အဲ့ဒါဘာလို့မြင်တာလဲဆိုတော့သစ္စာလေးပါးကိုမြင်တာဘသူကနေဖန်တီးပေးတာလဲမကသစ္စာကနေဖန်တီးပေးတာနောက်တခါအစိုးရပါလေအစိုးရမှုဆိုတာကနော်အစိုးရတယ်ဆိုတာကသူတို့ရဲ့ဆိုင်ရဆိုင်ရကိစ္စတွေမှာအစိုးရဆိုင်ရဆိုင်ရကိစ္စတွေမှာအစိုးရတယ်ဆိုတော့အခုသူပြုလုပ်တဲ့ကိစ္စတွေမှာအနောက်ချက်ပြီးလို့မရဒီသဘောတရားကစိတ်ထဲမှာကြီးပါလေတဲ့အလိုလောဘကြောင့်ဖြစ်ပေါ်လာတဲ့အနောက်ချက်တွေမကျေနပ်မှုကြောင့်ဖြစ်ပေါ်လာတဲ့အနောက်ချက်တွေဝင်လို့ဘယ်နည်းနဲ့မှမရသူတို့ရဲ့သူ့ရဲ့လုံဆောင်ချက်တွေမှာသူဟာပြပြသာသာဒီနေရှားရှားနဲ့အစိုးတရရှိတယ်ကဲဒီတော့ဒီအစိုးရမှုဆိုတာအဲ့ဒါတော့ပဲမှတ်ပါဦးမေဃတိသာမဉ္ဉံပေါ်တာနဲ့တပြိုင်နဲ့မဉ္ဉံဆိုတာထိတ်ဆုံးမှဉ္ဉံအဆင့်အမြင့်ဆုံးအဆင့်အမြင့်ဆုံးဆိုတော့နိဗ္ဗာန်ကိုမေဃတစ္ဆာမဉ္ဉံဖြင့်အာရုံပြုတဲ့အခါမှာပဋ္ဌာန်းကြီးရဲ့နည်းနည်းလေးပြန်ဆက်ဆက်ကြည့်ပဋ္ဌာန်းကြီးနဲ့ကြည့်တဲ့အခါမှာလောကုတ္တရာစိတ်ရှိခုသည်နိဗ္ဗာန်ကိုအာရုံပြုတဲ့အခါမှာဧကန္တအာရမဏဓိပတိဧကံဆိုတာအမှန်စင်စစ်အာရမဏကအဲ့ဒီအာရုံကိုဆွဲယူနိဗ္ဗာန်အာယုံကနေသူတို့ကိုဆွဲယူလိုက်အဓိပတိဆိုတဲ့အတွက်ဂယုတဆိုင်နဲ့ပြတ်ပြတ်သားသားထင်းထင်းရှားရှားအာယုံပြုခြင်းအဲ့တော့ဒီမဉ္ဉံဟာထိတ်ဆုံးဖြစ်တဲ့အတွက်ကြောင့်အစိုးရမှုရှိပါတယ်သဝေသဝါမဟုတ်ဘူးနော်ရောဝဝမဟုတ်ဘူးဒီအာယုံဟာတဲ့ပြတ်ပြတ်သားသားထင်းထင်းရှားရှားအစိုးရသူကိစ္စသူဆောင်ရွက်တဲ့အခါမှာပြတ်ပြတ်သားသားကိုဆောင်ရွက်ပါတယ်ဆိုတာကိုဒါအစိုးရရှိတယ်လို့ပြောတာအဲ့ဒီအစိုးရကိုပဲပါဠိလိုပြောတော့အဓိပတိလိုပထမမှာပြောခဲ့တယ်။ဒါမှမဟုတ်ဒီအစိုးရမှုတဲ့အဓိပ္ပာယ်ကိုရှင်းတဲ့အခါမှာသဘောမပေါက်ပါဘူးလို့ပထမမှာအဓိပတိပစ္စည်းတွေမှာမဉ္ဉံဘုံဉ္ဏတို့ဒီဘယ်လိုအာယုံပြုလဲနိဗ္ဗာန်ဧကံအာယုံပြုတာဘယ်တော့မှမလွယ်ဘူးမဉ္ဉံဖြစ်ပေါ်တာနဲ့တိုင်နဲ့နိဗ္ဗာန်ဆိုတဲ့အရေးကြပဲ။ဒါဒီတော့တချို့ကမဉ္ဉံဘုံဉ္ဏရတဲ့အတွက်ကြောင့်နိဗ္ဗာန်ကိုအာယုံပြုနိုင်တယ်ဒီလိုမကြနိဗ္ဗာန်ကိုအာယုံနိဗ္ဗာန်ကိုအာယုံပြုတဲ့အတွက်ကြောင့်မဉ္ဉံဘုံဉ္ဏကြောင့်ကိလေသာတွေငြိမ်းသွားတယ်ကိလေသာတွေကိုအမြင့်ဖြတ်တယ်ဘယ်ညာလဲမဉ္ဉံဘုံဉ္ဏလောဘဆိုတဲ့သမုဒိယတစ္ဆာတဏှာလောဘကိုအမြင့်ဖြတ်တာမဉ္ဉံယုံမသံတရားဒိဋ္ဌိတို့ယုံမသံတရားဝိသိကိစ္စတို့အယူမားတို့ကိုအမြင့်ဖြတ်တာမဉ္ဉံဩဒါပါတိမဉ္ဉံနောက်ကာမရာဂလို့ခေါ်တဲ့အစွဲလန်းနေဒါဝိနေရကာမတုကလန်းစဉ်အစွဲလန်းနေနောက်တခါဒီဘက်ကအာတကိလမထာပဲရောက်တော့ဒ 一辈子准备要走，没见那么准备要走，没见那么准备要给，不离开，多大？哎，你多大？哎，那里我没见他的，哪个没？哪个没没见？马家路都在长沙路的，我往路后面坐的，你在哪里？我往的哪里？哦，前面的我往里过，路边的我往的哪里？အမှန်ကိုမသိမမြင်ဘူးအဝိဇ္ဇာအဲ့ဒါတွေကိုအပြီးပြတ်ဖြတ်တာကအရဟံကိလေသာတွေကိုသူဆိုင်ရဆိုင်ရသူတို့ကပြတ်ဖြတ်ဘယ်ဉာဏ်ကဖြတ်တာလဲဆိုတော့အမဉာဏ်ကဖြတ်တာအဲ့ဒီမဉာဏ်ကြီးကတဲ့ဘယ်ချိန်ခါမှဖြတ်တယ်လဲမဉာဏ်ကဘယ်ချိန်ခါမှဖြတ်တယ်လဲဆိုရင်မဉာဏ်ဘယ်ချိန်ခါမှဖြစ်တယ်လဲမဉာဏ်ကကိလေသာတွေကိုဘယ်ချိန်ခါမှဖြတ်တယ်လဲဆိုရင်နိဗ္ဗာန်ကိုအာရုံပြုတဲ့အချိန်အခါမှသာမဉ္ဇဏ်ဤနိဗ္ဗာန်ကိုအာရုံပြုတဲ့အချိန်အခါမှသာမဉ္ဇဏ်လို့လည်းပဲပြောလို့ရပြီးလေသာတွေကလည်းအဲ့ဒီအချိန်အခါကြမှသာအကျွမ်းမဲ့ဖြတ်တာတဲ့ဒါတည်းကြသဘောပေါက်အောင်ကြည့်ပါကိုယ်စီမှာပြီးလေသာမငြိမ်းနေဘူးဆိုရင်ဉာဏ်စီမှာပြိပြာမေဃသစ္စာထပ်ပြီးရှင်းပါဦးဆိုတဲ့သဘောကိုပြဒီသဘောတရားတွေကိုတော့ရပြီရပြီနဲ့ယုံမသံတရားတွေရှိနေသေးတယ်မကျေနပ်မှုဒေါသတွေရှိနေသေးတယ်ကာမရာဂဆိုတဲ့ဇွဲလန်းမှုတွေရှိနေသေးတယ်မာနဆိုတဲ့ထောင်သွားမှုအချင်းချင်းနဲ့ဘဝတွေခုံမင်းနေသေးတယ်မမှန်ကန်ကန်မသိသေးဘူးဆိုရင်တဲ့အမှန်တရားဖြစ်တဲ့ရှင်းရှင်းလင်းလင်းသက်သက်သာသာမမှန်ကန်ကန်လုံးဝအစဆုံးမသိသေးဘူးဆိုရင်မိမိတို့မေဃသစ္စာအခုပြောတဲ့အချက်၅ချက်မိမိတို့စိတ်မှာရှိနေပေမဲ့မဉဏ်မရောက်သေးဘူးထိုရာတွေကိုမဖြတ်နိုင်သေးဘူးဘာဖြစ်လို့မဖြတ်နိုင်ကြလဲဘာဖြစ်လို့မဉဏ်မဖြစ်တာလဲဆိုတော့နိဗ္ဗာန်ဆိုတဲ့ငြိမ်းချမ်းတဲ့ဓာတ်ဘောကိုအာယုံမပြုတ်နိုင်သေးတော့အာယုံမပြုတ်နိုင်သေးတဲ့အတွက်ကြောင့်ဒီတော့မဉဏ်ဒီကိလေသာတွေကိုအပြီးပြတ်တတ်တဲ့အခါမှာဘုသူအကူအညီယူရလဲဆိုတော့နိဗ္ဗာန်အကူအညီယူရတယ်နိဗ္ဗာန်ကိုအာယုံပြုမှသာနိဗ္ဗာန်ဒီဟူသောအကြောင်းကြောင့်သာလျှင်ဒီအငြိမ့်ကြအေးချကြောင့်သာလျှင်ကိလေသာအပူတွေဟာအပြီးတိုင်ချုပ်ငြိမ်းရတယ်ဒီတော့မိမိတို့ဟာမဉ္ဇဏ်မဉ္ဇဏ်နဲ့ပြောနေကြမဉ္ဇဏ်နဲ့ပြောတဲ့အခါမှာရှေ့ပိုင်းအပြင်ပုဗ္ဗဘာကမဲ့လို့လည်းပြောမှာပေါ့ပါဠိလိုရှေ့ပိုင်းအပြင်အခုပြောခဲ့တဲ့အချက်၅ချက်မိမိတို့စိတ်ထဲမှာကတ်တဲ့အခါမိမိတို့စိတ်နဲ့ဒီအချက်၅ချက်နဲ့လေ့ကျင့်ကြည့်တဲ့အခါအထိုက်လျောက်ဤတာကိုတွေ့ရတယ်။ဒါပေမဲ့အမြင့်မပြတ်ဘူး။အမြင့်မပြတ်ဘဲနဲ့ယုံမှန်တရားတွေပေါ်ခြင်းပေါ်မယ်။လောဘတွေဖြစ်ခြင်းဖြစ်မယ်။ဒေါသတွေဖြစ်ခြင်းဖြစ်လာမယ်။ထောင်သွားမှုမာနတွေဖြစ်ခြင်းဖြစ်လာမယ်။ဘဝကိုအသိမြင်တဲ့ဘဝကိုတာယာနစ်သက်ကျဉ်းနှံ့နေတဲ့အရာတွေဖြစ်ခြင်းဖြစ်လာမယ်။အမှန်ကိုမသိသေးတဲ့သဘောတရားတွေဖြစ်ခြင်းဖြစ်နေသေးတယ်။အဲ့ဒီဖြစ်နေတဲ့အချိန်ခါမဲအဖြစ်တော့မရသေးဘူးလို့မှတ်ပါမဉ္ဇဉ်စိတ်ကိုရတဲ့အချိန်ခါမှာတော့မဉ္ဇဉ်ဒီနိဗ္ဗာန်ရဲ့အကူအညီနဲ့ဒီအငြိမ့်တအေးတရဲ့အကူအညီနဲ့ကိလေသာအလုံးကိုဆိုင်ရဆိုင်ရဒုက္ခနာတွေမှာအပိဓာန်ငြိမ့်ပါတယ်အပိဓာန်ငြိမ့်နေဆိုတော့နောက်တော့ဘယ်တော့မှပြန်မပေါ်လာတော့ဘူးဒါဥပမာလေးနဲ့ပြောရင်နည်းနည်းထင်ရှားတယ်ဥပမာအားဖြင့်လူတယောက်ဟာနော်ဓာတ်ချောင်းဆိုင်ပြီးတော့ကျိုးကိုဖြတ်တယ်ဆိုကြပါလို့တဲ့လူတယောက်ဟာဓာတ်ကိုလက်မကင်ပြီးတော့ကျိုးတစ်ချောင်းကိုဖုတ်ဖြတ်လိုက်တဲ့အခါမှာကျိုးကိုဘယ်ဖြတ်တာလဲဆိုတော့လူကဖြတ်တယ်ကျိုးကဘယ်ဖြတ်တာလဲလူကဖြတ်တာလူကသူကလက်နဲ့ဖြတ်တာလားဓာတ်နဲ့ဖြတ်တာလားဆိုတော့ဓာတ်နဲ့ဖြတ်တာဓာတ်မပါဘဲနဲ့ဖြတ်လို့ရတယ်မရဓာတ်မပါဘဲနဲ့တော့ဒီကျိုးကမပြတ်ဘူးဓာတ်ကြီးဥတော်ကြောင့်ကြောင့်ကျိုးပြတ်တယ်ဒါပေမဲ့အဲ့ဒီဓာတ်ကဘယ်သူကနေကင်ဖုတ်တာလဲဆိုတော့လူကနေကင်ဖုတ်ဒီတော့ဒီဥပမာမှာကြည့်ရင်လူကမဉ္ဇဉ်လို့သဘောထားမယ်ဆိုရင်ဓာကနိဗ္ဗာန်ကျိုးကကိလေသာကိလေသာအပီးတိုင်ချုပ်ငြိမ်းမှုအတွက်နိဗ္ဗာန်ကိုအာယုံမပြုတ်နိုင်မချင်းရအဲ့ဒီကိလေသာအပီးတိုင်ချုပ်ဘူးတဲ့ခေတ္တခဏချုပ်ခြင်းချုပ်မယ်တော်တော်ကြာကြာချုပ်ခြင်းချုပ်မယ်အပီးတိုင်ချုပ်ဘူးအဲ့ဒီလိုအပီးတိုင်မချုပ်နိုင်ဒီအပီးတိုင်မချုပ်နိုင်သေးဘူးဆိုရင်မဉဏ်ရဲ့ရှေ့ပိုင်းတွေရှိသေးတယ်မဉဏ်အစ်စ်ဟုတ်ရဲ့လားမဟုတ်သေးဘူးမဉ္ဇဉ်ဟာနိဗ္ဗာန်ကိုအာယုံပြုလိုက်ရတော့မှဒါလျင်ခုနကပြောခဲ့တဲ့ကိလေသာဘူတတ်တွေအလုံးကိုအပြီးတိုင်ဒါဖြင့်ကျိုးကိုဖုတ်ပြလိုက်တယ်လို့ပြတ်သွားတဲ့ကျို နောက်တစ်ပတ်ပြန်ဆက်လို့ရသေးရဲ့လားအကောင်းတိုင်းပြန်ဆက်လို့မရတော့တဲ့သဘောကိလေသာဘူးတတ်နေနောက်ထပ်တစ်ခါပြန်မဆက်နိုင်တော့ဘူးတဲ့။ဘာရမှလဲနိဗ္ဗာန်ရနိဗ္ဗာန်အာယုံပြုနိုင်မှအဲ့ဒီချိန်ကျမှမိမိတို့ရဲ့ဉာဏ်ကိုဘာဉာဏ်လို့ခေါ်မလဲမဉာဏ်လို့ခေါ်မယ်တဲ့မဉာဏ်ကကိလေသာကိုဖြတ်တယ်လို့ပြောရင်ရပါတယ်တဲ့။ဒါပေမဲ့ဘုသူအကူကြီးပါမှလဲနိဗ္ဗာန်ဆိုတဲ့အငြိမ့်ရအေးဒရဲ့အကူကြီးပါမှတဲ့။ဒီတော့သဘောတရားကြီးချင်းပြန်ပေါင်းသဘောတရားတွေချင်းပြန်ပေါင်းတဲ့အခါမှာမိမိတို့ရဲ့စိတ်ထဲမှာမှန်ကန်တဲ့အသည့်ပေါ်ပြီးမှန်ကန်တဲ့အတွေ့အကြုံလည်းပေါ်နေပါပြီယောသာတုံးမှုဝိရိယလည်းရှိတယ်ဒီမှန်ကန်တဲ့တရားတွေပေါ်ကနေချော်မထွက်တော့စိတ်ကိုတင်ထားတယ်တင်ထားတဲ့အချိန်စိတ်ကငြိမ်ပြီးတော့အဲ့ဒီတရားတွေကိုမမေ့မလျော့မဘောမဆပဲနဲ့တတိယနေပါပြီဆိုရင်အဲ့ဒါမဲ့ဖြစ်နေတာပဲတဲ့ဒါပေမဲ့အငြိမ့်ဓာအေးဓာတိကိုမရောက်သေးသမျှကတော့အငြိမ့်ဓာအေးဓာတိကိုမမြင်သေးသမျှကတော့အပူဓာတ်တွေလုံးဝအပိတိုင်ကြသလားဆိုရင်မပြတ်ဘူးမဲ့ညာအဖြစ်ဖြစ်သလားဆိုရင်မဖြစ်သေးဘူးတဲ့ဖြစ်စင်မှာဖြစ်စင်မှာသဘောပေါက်အောင်လို့အခုမိမိတို့ရဲ့စိတ်ထဲမှာဒီ၅ချက်ဝင်လာပြီဆိုကြပါဦးဒီ၅ချက်ဝင်တဲ့အတိုင်းနဲ့အငြိမ့်ဓာအေးဓာတ်ကိုမြင်တာနဲ့တပြိုင်တည်းမြင်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကပါဉ္စံဖြစ်ပြီတဲ့မဉ္ဉံဖြစ်ပြီတဲ့ဒီငါးချက်ဝင်လာရင်တော့ကိလေသာပူတွေဟာအေးတော့အေးနေမှာပဲတရင်ကအာဖြစ်အေးခြင်းအေးမယ်တော်တော်ကြာကြာအေးခြင်းအေးမယ်ယတိပြမပြတ်သေးရင်မဉ္ဉံဆင့်ကိုမရောက်သေးဘူးဘာလို့ဟုတ်လို့ဒီလဲသက္ခာသက္ခာလေ့ကျင့်ဖို့လိုသေးတယ်ဆိုတာဒါကိုပြောတာသက္ခာသက္ခာလေ့ကျင့်မှာများလို့ငြိမ့်ကြအေးတတ်ကြီးကိုသိမြင်သွားခဲ့ပြီရှိတော့အဲ့ဒီအချိန်ခါမှာကိလေသာကိုယတိပြဖြတ်ပြီတဲ့နောက်ထပ်ဖြတ်ရလို့သေးတာမလို့တော့လုံငန်းလန်းစင်းနေတာလုံငန်းလန်းစင်းဟာဒီတိုင်းမှာပဲအဲ့ဒီတော့လုံငန်းလန်းစင်းနေနဲ့ဒီချက်၅ချက်အငိမ့်ဓာအေးဓာစီတို့ရောက်မှဒါလေးရင်မဉဏ်ဖြစ်ပြီလို့မှတ်ပါတဲ့ဒါလေးကိုသိပြီးတော့ကိုတစ်ခါလေ့ကျင့်တစ်ခါလေ့ကျင့်လေ့ကျင့်လို့ရတာနဲ့ကိုမဲ့ရပြီလို့ဆုံးဖြတ်မိမှာဆိုလို့တခြားကြတော့အပြောလေးနဲ့ရတာရှိသလားမရှိဘူးလားရှိတယ်အပြောလေးနဲ့တခြားနဲ့ဆက်တော့ပွားကြည့်တာလေးနဲ့မဲတဲ့ဟုတ်ပါလားဆိုပြီးတော့ယတိပြတ်မပြတ်နိုင်ဘူးယတိပြတ်မပြတ်နိုင်နေပေမဲ့ဒီလောက်ရတာပဲဟုတ်လားပြီလို့ထင်သွားတတ်တာလေးရှိတရားလုံးလုံးပဲပုံပုံဒီမှာဖြစ်တတ်တယ်ဖြစ်တတ်တော့တို့ကွာဒါဒီလိုလေးပူလာတဲ့အခါမှာအေးဓာတ်လေးကိုနည်းနည်းလေးအာယုံပြုနိုင်ခွာနိုင်တယ်ဒီပူကနေခွာနိုင်တယ်ဒီညံလေးနဲ့အဲ့ဒီလိုခွာနိုင်တဲ့သဘောတရားလေးနဲ့ပဲမဉ္ဉံရပြီလို့ထင်တတ်ကြ။မဉ္ဉံရဲ့သဘောကတော့နဘာတိအရှင်သောတာပတိမဉ္ဉံမှာယုံမသံတရားနဲ့အမြင်မှလုံးဝယတိပြတ်ဖြတ်တယ်။ဘယ်တော့မှပြန်မလာတော့ဘူး။ဘာဖြစ်လို့ယတိပြတ်ဖြတ်လဲ။အငြိမ့်တတ်ကိုသူကတိုက်ရိုက်ပြီးတက်ရောက်သိရှိသွားတယ်။ဘာနဲ့သိရှိတာလဲ။ဒီသဘောတရား၅ချက်နဲ့သိရှိတယ်။ဒီသဘောတရား၅ချက်စိတ်ထဲမှာနိမ့်နိမ့်ကာကာအတိမ်မှများစွာလေးကျင်လိုက်တဲ့အခါကျတော့အဲ့ဒီအငြိမ့်တတ်ကိုမြင်သွားတယ်။အဲ့လိုမြင်သွားတဲ့အခါကျရင်တဲ့ယတိပြပြတ်တယ်ယတိပြပြတ်သွားတယ်ကိလေသာဘူးခဲဒီတော့ကိုခတ်မှန်းနိုင်တော့တချို့ကဒီလိုဘုသူတ္တမပြည့်စုံခဲ့ရင်မရောက်ရှိမရရှိသေးတဲ့အပိုင်းရောက်ရှိရရှိနေပြီးထင်ပြီးတော့ဖြစ်တတ်တယ်တဲ့ထင်တတ်တယ်အဲ့လိုထင်တတ်သလားမထင်တတ်ဘူးထင်တတ်တယ်လေလူကကိုသိထင်ရတာနော်ဘသူမမမမမမကိုကိုအမှန်ကြီးပဲဒီတိုင်းထင်ကြတာဒီတော့တရားလုံးလုံးတဲ့အခါမှာလည်းပဲဒီတိုင်းပဲအခုကြာမှုနာဝလေးနဲ့ကိုကဒါရင်တရေသေးဆွဲမှတ်ထားပြီးတော့ဖြစ်စင်မှအဲ့လိုတရေသေးမှတ်တာမရှိဘူးဖြစ်ပေါ်လာတဲ့အရာတွေကိုဖြစ်ပေါ်လာတဲ့ဒီချက်လက်တွေနဲ့တားလိုက်ပြီးတော့ပေါ်နိုင်တဲ့များသဘောတရားကိုအမှန်ကိုပေါ်အောင်ပေါ်ထုတ်ကြည့်ပေါ်ထုတ်ကြည့်ပြီးတော့မြင်လာတဲ့အခြေအနေရရသိရှိလာတဲ့အခြေအနေရရမှာအငြိမ့်ဓာအေးဓာဒီလိုရောက်ပြီဆိုရင်ဒါမဲ့နေတယ်မရောက်သေးဘူးဆိုရင်တော့ဆက်ပြီးကျင့်အောင်မယ်။ခဲဒီတော့ဒါလေးလည်းပဲဒီသဘောတရားကြီးကြတော့ပြောရတာနည်းနည်းခက်တော့ဒီလိုရောက်နိုင်ဖို့အတွက်ထပ်ပြီးသဘောတရားကိုနည်းနည်းလေးထပ်ကျင့်ကြ။နည်းနည်းလေးထပ်ကျင့်ကြတော့အခုမိမိတို့ထွက်လေဝင်လေကိုမှတ်တယ်ဆိုကြပါစို့။ထွက်လေဝင်လေကိုမှတ်ကြပြီတဲ့ဆရာပြောတဲ့အတိုင်းပဲထွက်လေသိဝင်လေသိထွက်လေမှတ်ဝင်လေမှတ်ဆိုတော့မှတ်တယ်။အတို့အချိန်မှတ်ဆိုတော့လည်းမှတ်တာပဲ။အစားလည်းဆုံးမှတ်ဆိုတော့လည်းမှတ်ကြတာပဲ။မတိတိုင်းပဲလည်းသိကြတာပဲစိတ်တရားလည်းငြိမ်ရတာပဲသို့တော့ခုနငြိမ့်ရအေးတတ်ပြီလို့ရောက်လာဆိုတော့မရောက်ကြဘူးမရောက်ကြဘူး ။အဘိဓမ္မရောက်နေဆိုတော့သူကအမတ်တွေနဲ့သွားနေတယ်။အမတ်တွေနဲ့သွားနေတဲ့အခါမှာမကတိစ္ဆာမဉ္ဇဉ်ဆိုတဲ့သဘောတရားဒီချက်၅ချက်ကမဝင်နိုင်ဘူး။အပြောအားဖြင့်တော့ဝင်တဲ့သဘောအားဖြင့်မဝင်ဘူး။ဒီတော့သဘောအားဖြင့်ဝင်ဖို့ရန်အတွက်အဲ့ဒီအမတ်တွေကိုဖယ်လိုက်ပါတဲ့။ဖယ်လို့ဝင်နေဆိုတဲ့အခေါ်ဝေါ်ပြညာတွေကိုဖယ်အားရှိတယ်သူရှိတယ်နှာခေါင်းအားရှိတယ်ဆိုတဲ့အမိတွေကိုဖယ်ကြည့်လိုက်။ဖယ်ကြည့်လိုက်ရင်ဝင်လာတဲ့လေရဲ့သဘာဝသာတွေ့တယ်။ဝင်လာတဲ့လေလေးကိုတိုးဝဲလှုပ်ရှားတတ်တဲ့သဘာဝ။အဲ့ဒီတိုးဝဲလှုပ်ရှားတဲ့သဘာဝလေးဟာတကယ်အဋ္ဌဉာဏ်နဲ့တာတရားစဉ်းစားကြည့်ဒီတိုးဝဲလှုပ်ရှားတတ်တဲ့သဘာဝလေးကြောင့်မိမိတို့အသက်ရှင်နေရတာဒီလှုပ်ရှားမှုလေးမကြည့်ရင်ဘယ်သူမှအသက်မရှင်ရတော့ဘူး။ဒီတော့ဒီတိုးဝဲလှုပ်ရှားတတ်တဲ့သဘာဝလေးကမိမိတို့ဘဝကိုဖန်တီးတယ်ပဲဆိုကြပါလို့ဒီတိုးဝဲလှုပ်ရှားတတ်တဲ့သဘာဝဟာတရားကြည့်လိုက်တော့ခုတစ်မျိုးတော့ကြာတစ်မျိုးဖြစ်နေတာကိုတွေ့တယ်ခုတစ်မျိုးတော့ကြာတစ်မျိုးဖြစ်နေဝင်လာတဲ့အခါမှာခုနကပြောတဲ့လေယာအငွေ့သက်လေးအေးနေလေပြန်ထွက်သွားတဲ့လေလေးကြတော့ဒီလေတော့ဒီလေပဲပြန်ထွက်သွားတဲ့လေကြတော့ငွေ့နေတကယ်ဝင်လာတဲ့တကယ်ရင်အတူဝေးဖြစ်တူလားဆိုတော့မတူရဘူးအပူဝေးတူလားဆိုတော့လည်းမတူရဘူးဒီတော့တိုးဝဲလှုပ်ရှားတတ်တဲ့သဘာဝလေးဟာအနစ်ကျုပ်ရဲ့တော့ဖောက်ပြန်ပြည့်စုံတတ်တဲ့သဘောပဲအပူရောက်မှုဟာပြောင်းလဲသွားတယ်အေးကြောင့်ပြောင်းလဲနေတယ်ပြောင်းလဲနေတော့ဒီလေကိုမြည်ပြုပြီးတော့အသက်ရှင်ရတယ်လေဟာအသက်လိုပဲဆိုကြထားလိုက်မယ်ဆိုရင်ဒီလေရဲ့သဘာဝဟာဘာရှိနေလဲဖောက်ပြန်ပြောင်းလဲတတ်တယ်ဖောက်ပြန်ပြည့်စုံတတ်တဲ့သဘောဆိုတာသိလိုက်တဲ့အခါဒီဖောက်ပြန်ပြည့်စုံတတ်တဲ့သဘောဟာမတည်မြဲဘူးဆိုတာလည်းတွေ့တယ်အဋ္ဌဉာဏ်နဲ့တွေ့ရတာမတိမြဲဘူးဆိုတာအဋ္ဌဉာဏ်နဲ့ဒီနေရှားရှားကြီးကိုတွေ့နေတာ။ပူလိုက်ရေးလိုက်ရှင်းနေတော့တိမြဲရတာ။မတိမြဲဘူးဆိုတာဒီ။မတိမြဲတော့ဒါလေးကိုအကောင်းရလို့လုပ်ခါလို့ရတာမရဘူး။အကောင်းဆိုတာလည်းသဘောတရားမှမသက်ဝင်တော့။အကောင်းမဟုတ်တော့။ဒီမတိမြဲခြင်းဆိုတဲ့သဘောဝါဟာဒေချာစဉ်းစားကြည့်လိုက်တော့ခိုင်မာတဲ့အနစ်သာရရှိမှမရှိပဲ။ပြည့်စည်နေတယ်ဆိုတာကုသမျိုးတော်ကြာမျိုးဖြစ်နေတာခိုင်ခိုင်မာမာအနစ်သာရဒီလိုတိဆောက်ထားတဲ့အရာမှမဟုတ်ပဲဆိုတာဘာနဲ့ထိုးယူပါလဲအဋ္ဌဉာဏ်နဲ့ထိုးယူအဲ့ဒါလို့အဋ္ဌဉာဏ်နဲ့ထိုးယူရင်အဲ့ဒီလေလေးတစ်ချက်ထဲမှာ ਉਹ ပဲဟောပြန်ပြည့်စုံမှုသဘောလို့သိလိုက်ခြင်းဟာယုတ်ကိုမြင်ရင်းလို့ခေါ်တယ်အဲ့ဒီယုတ်မှာဒီယုတ်တရားဟာအခုတမျိုးတော့ကြာတမျိုးပြောင်းနေတဲ့အတွက်မမြဲဘူးဆိုတာအနိစ္စလက္ခဏာကိုသိခြင်းဆိုတာဉာဏ်နဲ့သိတာနော်အနိစ္စဉာဏ်ပေါ့ဒီလိုသိတဲ့အခါကျတော့ဒီလိုမမြဲတဲ့သဘောဟာဘယ်မှာမှသွားကောင်းစားပါတော့မလဲအကောင်းရလို့မကြည့်ပါဘူးဆိုတော့အတိညာနဲ့ပဲထိုးပြီးဆုံးဖြတ်လိုက်တဲ့အတွက်ဒုက္ခကိုမြင်တာတဲ့။ဒီဟာအတိုင်းမှာနိတ္တရာမကြည့်လို့ဒါကူပျို့ပွဲပြည့်စည်နေတာတစ်စက္ကန့်နဲ့အတော်တွင်းမှာပဲအကုန်လုံးဒလဇပြောင်းလဲနေတာပဲတဲ့။ခိုင်မာတဲ့နိတ္တရာမကြည့်အသက်ရလို့လက်ရရလို့ငကိုယ်တော်ကဘုရားအခိုင်မာယူဆထားတဲ့ယူဆတွေလုံးဝမကြည့်တော့ပါဘူး။လုံးဝဒီလိုခိုင်မာတဲ့နိတ္တရာဟာမရှိပါဘူးဆိုတော့ဖြစ်ရမှန်ကိုသိတယ်အနတ္တလက္ခဏာဒီလေလေးတစ်ခုမှရင်ပဲအဲ့ဒါလို့တဏ္မာဒိဋ္ဌိမမှန်မှန်ကသိမြင်ရမှာပဲဟာလေဆိုတဲ့အခေါ်အော်တွေထွက်လေဝင်လေဆိုတဲ့အခေါ်အော်တွေနှာခေါင်းကိုလာကြည့်တာတွေမကြည့်တာတွေဒါတွေဖဲเสียလုံသေးတာမလို့တော့အဲ့ဒါတွေမှတ်နေလို့ကတော့ခုနပြောတဲ့ယုတ်သဘာဝရဲ့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့ဉာဏ်ရောက်ပါမလားမရောက်ဘူးအမှတ်မှားရင်ဆုံးနေလိမ့်မယ်ပြန်လုံးကြည့်ပါတဲ့ဘောဟုပြန်လုံးကြည့်မတ္ထာရမာတင်ဆုံးနေတယ်မတ္ထာရနေတဲ့ကိစ္စပြီးနေပြီအတဝေရှင်သိရင်သိနေမယ်ညိုလေကြည့်တယ်ကွာလေကွာပူတယ်ကွာနှွေးတယ်ကွာဒါပဲသိနေလိမ့်မယ်သူ့ရဲ့သဘာဝအရင်နောက်ဆုံးဘယ်လိုနည်းနဲ့မှနောက်ထပ်ရှားပွေလို့မရတော့တော့အရင်ကသဘာဝပေါက်ပြန်ပြည့်စုံမှုသဘောဒီနောက်မှာဘာရှိသေးလဲဘာမှမရှိဘူးနောက်ထပ်ထပ်ရှားလို့လုံးဝမတွေ့နိုင်တော့ဘူးနောက်ဆုံးမိတ်သဘောတရားပေါက်ပြန်ပြည့်စုံမှုသဘောတရားအဲ့ဒီဖောက်ပြန်ပြည့်စုံမှုသဘောတရားလေးကိုအခြေတည်ပြီးတော့ဒီဖောက်ပြန်ပြည့်စုံမှုသဘောတရားလေးပြီးပင်လည်းဖြစ်ပြဆိုတဲ့မမြဲတဲ့အနိစ္စလက္ခဏာအကောင်းမဟုတ်တဲ့ဒုက္ခလက္ခဏာခိုင်မာမေတ္တာရမရှိတဲ့အနတ္တလက္ခဏာဉာဏ်နဲ့ထည့်ကြည့်ရင်ပေါ်မလားမပေါ်ဘူးအဲ့ဒါဝိပဿနာရှိတာအဲ့ဒါလို့မြင်ခဲ့ရင်သမာဓိဤအမြင်မှအဲ့ဒီအမြင်မှလေးကိုတွေးလိုက်သမာတဲ့အဲ့ဒီအမြင်မှတိုင်းတွေးရင်သမာသင်္ကပ္ပအဲ့ဒီသမာသင်္ကပ္ပကိုဘယ်လိုအပ်မှုရမလဲဒီတွေးလေးမပြောက်အောင်ဝိရိယဝိရိယကဒီတွေးလေးမပြောက်အောင်ဒီဟာလေးတွေးဒီဟာလေးတွေးဒီဟာလေးတွေးဆိုတွန်းတာတွန်းထားတဲ့အတိုင်းတွေးလေးပေါ်မှာပဲတည်နေလိမ့်မယ်ဒီအတွေးပေါ်မှာပဲဒီရုပ်အကြောင်းအနိစ္စဒုက္ခအနတ္တအကြောင်းပေါ်မှာပဲတည်နေမယ်တည်နေတဲ့အခါကျတော့သတိရသလားမရဘူးလား ရတယ်တဲ့ဒါကိုပဲသတိရနိုင်မယ်ဆိုရင်အဲ့ဒါမက္ခသစ္စာပဲမက္ခင်ဆိုတဲ့အချင်းကိုကျင့်နေတာတဲ့မတ္တာပါရဲ့လားမပါဘူးပေါ်လာတဲ့ຢာတိုင်းမှာအဲ့ဒီအချက်၅ချက်နဲ့ပြည့်ပြီးလုံးဒါရုပ်ပဲနာမည်ပြည့်ပြည့်အိစ္ဆဒုက္ခအနတ္တပဲဆိုတာအဲ့ဒါနဲ့ပဲပေါင်းပေါင်းပေါင်းပေါင်းပြီးလုံးသွားတယ်မြင်တဲ့နေရာလဲဒီတိုင်းလုံးပါကြားတဲ့နေရာလဲဒီတိုင်းလုံးရှုတဲ့နေရာလဲဒီတိုင်းလုံးခန္ဓာကိုယ်အတွေ့အထိဘူးအေးမှုဘယ်နေရာကလာလာဒီတိုင်းလုံးသွားပြီတဲ့အဲ့ဒါလို့လုံးသွားရင်လုံးမများတဲ့ခါကျတော့အာယုံနာမဲ့ဖြစ်ပြအနိစ္စဒုက္ခအနတ္တပဲဆိုတာပြပြသားသားကြီးဒါပဲပေါ်လာနေတယ်။အဲ့ဒီချိန်ကမှပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမဆိုတာပေါ်လို့လည်းမရဘူး။ရှိလည်းမရှိဘူး။ယုံမသံတရားရှင်းကိုရှင်းသွားလိမ့်မယ်။ရှင်းသွားလို့အဲ့ဒီယုံမသံတရားကိုယတိပြဆုံးဖြတ်ချက်ချပြီးတော့ငြိမ်းသွားရင်အေးသွားရင်အဋ္ဌဉာဏ်ကဆုံးဖြတ်ချက်ချလို့ငြိမ်းသွားရင်အေးသွားရင်အဲ့ဒီချိန်ကမှမဲ့ဉာဏ်ဖြစ်လိမ့်မယ်တဲ့။ကဲမဲ့ဉာဏ်ဖြစ်ဖို့ရန်အတွက်ဒီ၅ချက်ကပဲတော့ဖြစ်ဖို့အတွက်တော့ရှင်းပိုင်းမှာပွားများမှုသကတကကြင်ကြံမှုလောက်ရမလားမလောက်ရဘူးလားလောက်ရမယ်အဲ့ဒါလို့လောက်တဲ့အပိုင်းမှာတေချာမှတ်တော့အပျော်ပါတယ်ဆိုတဲ့ကာမတုခလည်းမပါပင်မပါတယ်ဆိုတဲ့အာတကိလည်းမထားလည်းမပါကာမတုခတော့ဟာစိတ်ပင်ပန်းခြင်းကိုပင်ပန်းခြင်းစိတ်ရနေတာသာကျင်လိုက်ရပါသွားကျင်လိုက်တော့ဟာသားတဲ့သွားတဲ့ခန္ဓာကိုယ်ပင်ပန်းတယ်ကာမတုခလမ်းစင်မှာအာတကိလည်းမထားလမ်းစင်မှာခန္ဓာကိုယ်ကိုထိုင်ချငြိမ်းတာငြိမ်းရတဲ့အတွက်စိတ်တွေကိုချုပ်ပြီးစိတ်ကိုမပြေနိုင်အောင်ခန္ဓာကိုယ်လက်တို့ချီတို့တုပ်တဲ့ခါကျတော့ခန္ဓာကိုယ်ကချွေတီးတီးကြာပြီးတော့ပင်မဆင်းရလာစိတ်ကိုတင်းဖန်းချုပ်ရတော့စိတ်ဟာပြည့်ရသွားတယ်ကိုယ်ပင်မနဲ့စိတ်ပင်မအာဒါကိလေသာလမ်းတယ်ခုနပြောတဲ့ဓာတ်တွေဝင်လေလေးကယုံနာမယ်လို့လိုက်ခွဲခြားဝေဖန်နေတဲ့အနိစ္စဒုက္ခအနတ္တပဲလို့ခွဲခြားဝေဖန်နေတဲ့အခိုက်အတန့်မှာချွေထွက်ကြရလို့လားဘယ်နည်းမှမလို့စိတ်ကသူ့အတွက်လုံးလုံးလားအမှန်ကိုရောသိသလားမသိဘူးလားအဲ့ဒါမေဃသစ္စာပဲတဲ့အဲ့ဒီလမ်းစဉ်လိုက်ကြွားမှာမြေဒီမပရိသတ်လမ်းတို့လေးဘယ်တော့မှမပင်မဘူးတဲ့နော်ဒီလမ်းစဉ်လေးကလေးချင်းစဉ်ခါတော့မှသာလေးချင်းတို့လေးချင်းကဆင်းလို့မပြည့်စုံသေးခင်မှာသာသူကလေးချင်းကခက်နေတာလေးချင်းပြီးသွားလို့ချင်းအခုမြင်အခုဖဲထည့်လိုက်ချက်ချင်းသူကလူလျောက်အော်တိုရောက်လာနေတယ်ရောက်လို့ရောက်လာမှာတဲ့ကလေးချင်းပြီးသွားရင်သူကသာသူရောက်သူကသာသူရောက်တဲ့ဆိုတော့အလိုလိုဖြစ်တာတော့မဟုတ်ဘူးလက်ကျင်ခံစင်တာလို့ဖြစ်တယ်လက်ကျင်ခံစင်တာလို့ဖြစ်တာတဲ့အခုအလိုလျောက်သုံးပြီးတဲ့စက်တွေရှိသလားမရှိဘူးအဲ့ဒီတိုင်းတိုင်းနမလေးလိုပဲအလိုလျောက်တုတ်ပြန်တယ်ဒါလက်တီချိုလက်ဝိထိုးတဲ့ကောင်းနေကိုကလက်တီတိုင်းဘယ်လိုရှောင်ရမလဲဆိုတာသူကသူရှောင်ပြီးသားပဲဒါလက်ကျင်ထားလို့ဆိုင်ကြီးရဲ့လူတွေဘိုးဘက်ကတင်းတန်းကြရင်ဘယ်လိုတီးရမလဲလက်ကသူကသူရောက်ပြီးသားပဲဗီတာတီးတဲ့ကောင်းနေသူကသူလက်ကရောက်ပြီးသားပဲအကြီးတဲ့ဂီတာကြီးတဲ့ပုဂ္ဂိုလ်ကြီးမြန်လားမမြန်ဘူး။မြန်တယ်။ဒီရဆိုခြင်းနဲ့အတန်ဆိုသူတို့လိုက်ပြီးလို့ရ။ဘလောက်မြန်တယ်တဲ့သင်္ခါကြီး။တုံ့ပြန်မှုမြန်လားမမြန်ဘူးလား။အဲ့ဒါလိုပဲတဲ့အတိဉဏ်ပိုင်းခါရမှာအခုမေဃသစ္စာပြည့်စုံထားရင်ဆက်ကျင်တုံ့ပြန်။သိဉဏ်သာအထူးတကားရဲ့အာအီအဲနဲ့သင်္သာပြီးတုံ့ပြန်နေကြရလို့လားဆိုတော့မလိုတော့ပါဘူးတဲ့။အဲ့ဒီဆင့်ဟာဒါမေဃသစ္စာမဉဏ်ရပြီးတဲ့ဆင့်ကြရင်အဲ့ဒီတိုင်းတုံ့ပြန်သွားလိမ့်မယ်တဲ့။ဒီလမ်းစဉ်မှာပြမန်းဆင်းရဲတဲ့စကားလဲတစ်ချက်မှမပေါ့ပျော်နေရှင်နေရတဲ့ဆိုတဲ့လမ်းစဉ်လည်းမပေါ့ဘူးမတ်တာထားတဲ့ဆိုတဲ့သဘောတရားတွေလည်းမပေါ့ဘူးဖြစ်တင်ခိုက်ကိုတီးပြီးတော့ဝေဖန်နေတာပဲရှိပါလေဖြစ်တင်ခိုက်ကိုတီးပြီးတော့ဒါပါပဲပါပဲဒီသဘောတရားဒါပဲဒီသဘောတရားဒါပဲသိအောင်လိုက်ပြီးတော့ကြည့်နေရတဲ့အပိုင်းပဲပါလေကဲဒီတိုင်းမှသွားပါလိမ့်မယ်တဲ့ဒါပါလမ်းစဉ်လည်းမြေကြီးမှာပြိပဒါမေဃသစ္စာလမ်းတို့လေးတဲ့အရှိကြီးမဟုတ်ဘူးတဲ့နော်အရှိကြီးကြောက်ပြီးတော့ဝေ့နေဖို့လိုသေးတာမလိုတော့ဘူးတဲ့ဒီတို့လေးရအောင်လုပ်ပြီးတော့လေ့ကျင့်ကြည့်ပါတီးပြီးတော့မလေ့ကျင့်လည်းပဲဒါမရနိုင်ဘူးဘယ်နည်းနဲ့မှမရနိုင်တီးတာခဏပဲတီးတာတော့ကြာကာမဒုက္ခပြန်ဖို့ကာမဒုက္ခဘုံတော့အရာနဲ့ပဲဒါပင်မနဲ့ကွာဆိုပြီးတော့အတ္တကြီးလည်းမထားဖြစ်အတ္တကြီးလည်းမထားကြောင်းနိုင်ဘူးမယ်ကာမဒုက္ခဖြစ်နေတဲ့တီးယုံနေတော့ကိစ္စပြီးပါမလားမပြီးဘူးတဲ့ကျင့်ကြံလေ့ကျင့်ကြည့်ရပါလိမ့်မယ်တဲ့လေးချင်းကြည့်တဲ့အခါကျတော့သူတို့ရဲ့ညံအားလျော်သွားပဲလေးချင်းကဆင်းတဲ့အခါမှာပင်ကိုဓာတ်ခံညံရှိတယ်ပင်ကိုဓာတ်ခံညံပင်ကိုဓာတ်ခံညံနည်းနည်းနည်းနေသေးရင်တော့ပို့ပြီးကြိုးစားပြီးကျင့်ရပင်ကိုဓာတ်ခံညံအားကောင်းတဲ့ပုဂ္ဂိုလ်သိကျင့်ရမလို့ဘူးတဲ့ခဏလေးနဲ့သူကသူဆုံးဖြတ်ချက်ချလိုက်မယ်တဲ့အဲ့ဒီပိုင်းကျတော့ဒါပြောတဲ့ပုဂ္ဂိုလ်တွေနဲ့လုံးလုံးမသက်ဆိုင်တော့ကိုယ်ဘာသာကိုကိုယ်ကိုအားကိုကိုပြီးတော့လောက်ရမယ်ပိုင်းရောက်သွားပြီအဲဒီတော့မေဃသစ္စာဘလောက်ဆိုရင်လည်းတော်တော်သဘောပေါက်ပါပြီ။ဒါနတ်ဗန်ကြမှာပဲထပ်ပြီးတော့ပြောသင့်တာတွေဆက်ကြရအောင်။ဟုတ်ကဲ့